ยิตานิตากโรโลกิธัมมาปาทุทุกขังกโรยิตาติตะละรันติหิทุกขังทุพุทิตาปะสาโลกิตัตตวาลีลีคุมิโปละโลกะตะกะวาตวินัยมิตรานิตากโรมิตรเอลูภเวผุปาวินวิลามินทิติธัมมาตัตตวาตะตรีอิญะสีภูชွံปะอะตะรีกังมนตวาทุกขังกโรทุเลวันตางาเลวันญาအလုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက်ဘာတူရန်လေကင်းဝေးပြီလေမခာရီရဘူးရှင်ပါအတရီထွန်ပါပါစီတတိမြစ်တာတိတလရံတိဟိမြစ်တာပွေလျာဧတသံတိယံဝါတို့တိမြစ်တာပွေလျာဧတသံတိယံဝါတို့ဖြင့်ဘုဒ္ဓတာပုံပုံလန်းထုံလန်းမလတ်တွေ့တိယကုံတော်ပဇာကဘာယယတိနိများစွာတတဝါပေါင်းတို့သည်ဒုက္ခံဒုကိုသိဧကဘေးယံကွာ၍ဝန္တာတကွချမ်းသာတော်မူကြပါစေကုန်တည်းတရားဝိဟာရီဓမ္မယုံတော်ကြီးမှာတရားဓမ္မကိုစတင်ဟောခွင့်ရတဲ့အတွေ့မေတ္တာအတိတမေတ္တာပဋ္ဌာနကထာလေးနဲ့ဒီနေ့တရားသဘင်ကိုစတင်ပြီးဖွင့်လေ့ရခြင်းပဲဖြစ်ပါတယ်ဒီနေ့မြမတို့ရဲ့နှစ်ကူးတဲ့အချိန်ကလေးပေါ့ဒီနေ့ဒီအချိန်ကလေးမှာရောက်ရှိနေတဲ့သူတော်ကောင်းပေါင်းတို့တွေဟာမိမိတို့ရဲ့ကျိုးစီးပွားကိုလူလားတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလား
ပြောနိုင်ပါတယ်ခင
်ဗျမိမိတို့ရဲ့ကျိုးစီးပွားကိုလူလားတဲ့အတွက်ကြောင့်လူသားတိုင်းလူသားတိုင်းလွတ်ဖို့ရန်မဖြစ်နိုင်တဲ့လုပ်ဖို့ရန်မကြိုးစားတဲ့အလုပ်တွေကိုလာရောက်ပြီးလုပ်ကင်နေကြတယ်။ဒါကြောင့်မိမိတို့ဟာကာမဂုဏ်အယုံတွေကနေဆောင်ခွာပြီးတော့မိမိတို့ရဲ့ဤသုကံတန်တရားကျိုးစီးပွားအတွက်လာရောက်ပြီးတော့တရားဓမ္မတွေကိုကျင့်ကြံကြိုးကုပ်အားထုတ်ကြတယ်။တရားဓမ္မတွေကိုလာရောက်ပြီးနားယူကြတယ်။ဒါတွေဟာကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်တွေရဲ့ထုံးပင်ဖြစ်ပါလား။ဟဲ့တော့ဒီနေ့မိမိကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်တွေကိုအကျိုးရှိတဲ့ရှိအောင်ဝိသင်တို့ဘက်ကလည်းထမ်းရွက်ပေးဖို့ထမ်းဆောင်ပေးဖို့ကူညီပေးဖို့ထောက်ကပ်ပေးဖို့ဒီလိုတာဝန်တွေရှိနေပါလေအကျိုးရှိတဲ့အထောက်ပံ့ဖြစ်စေဖို့ရည်ရွယ်ပြီးတော့ဒီနေ့တရားတစ်ပုဒ်လာဟောပေးတယ်ဒီလိုမျိုးနားလည်ထားလိုက်ကြပါနော်ဟုတ်ပြီဒီနေ့1366ခုတကူလာဇန်9ရက်နိစ္စန်တရနေ့မေတ္တာဝိဟာရီသိန်းတော်ကြီးပေါ်၌ဟောကြားတော်မူတဲ့နှလုံးသားရဲ့လိုအပ်တဲ့တရားဒေသနာတော်ဒီလိုပဲအမိပေးထားသူလောကမှာလိုအပ်ချက်တွေသိများပါလေလိုအပ်ချက်တွေများစွာသေးကဘယ်လိုအပ်ချက်ကိုဖြည့်ဆည်းခြင်းသည်တကယ်အရေးကြီးတဲ့ဖြည့်ဆည်းခြင်းဖြစ်တယ်လဲဘယ်လိုအပ်ချက်ကိုပံ့ပိုးပေးခြင်းဟာတကယ်ပံ့ပိုးမှုအဆင့်ဖြစ်မလဲဒါလေးဟာဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာသိဖို့လိုတဲ့သိပြီးတော့ရှင်းဖို့လိုတဲ့အတိတ်တရားတွေဖြစ်ပါတယ်ဒါကြောင့်လူအပ်တဲ့ဒီများစွာသေးကမိမိတို့စိတ်ထဲမှာလူအပ်နေတဲ့လူအပ်ချက်ကလေးတွေဒီနည်းမိမိတို့နှလုံးသားမှာလူအပ်နေတဲ့လူအပ်ချက်မိမိတို့စိတ်ထဲမှာလူအပ်နေတဲ့ကွက်လက်ကလေးတခုဒီနည်းဖြေပြီးမယ်ဒီလိုရည်ရွယ်ထားပါလေဒီတော့ ဒီတရားလေးကိုမဟုတ်ခင်မှာတရားပိုင်ရှင်ဖြစ်တော်မူတဲ့လူသားတို့ရဲ့နှလုံးသားလိုအပ်ချက်တွေကိုအစံကုန်ဖြည့်ဆည်းသွားတော်မူတဲ့မြတ်စွာဘုရားရှင်ကိုအလုံးပဲလက်သေးပြထိတ်ပါမူပြီးတော့ရှိခိုးကတော့လိုက်ကြသူဘုဒ္ဓောဘောဓာယတိတိတိတံတောယောတမထာယသာတမထာယတံတောတနံတိနောဝါတရဏာယသာနိဗ္ဗုဒ္ဓောနိဗ္ဗာနထာယတံလောကတရဏံနမိလောကတရဏောလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယသီအသိတေယထုထာခြင်းမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးဤကိုရောတိုင်းထုထင်သိမြင်တော်မူပြီးဖြစ်၍ဘောရာယသာစွတ်တိုက်သာသူဘုဂလူတို့ကုတုထင်လင်းတိကြပါစေရှင်ကျိုးကား၎င်းတံတော်ကုရောကပင်ရင်စေတော်မူပြီးဖြစ်၍ဓမ္မထာယသာကုထိုင်သာသူဘုဂလူတို့ကုတုမယင်ပင်စေသာစေခြင်းခါ၎င်းတံတော်ကုရောကပင်ပြိလေသာဟုဘုခသိင်ညေတော်မူပြီးဖြစ်၍ဓမ္မထာယသာကုထိုင်သာသူဘုဂလူတို့ကိုယ်တူမယွင်ကိလေသာကူငြိမ်းကြပါစေခြင်းခါ၎င်းဒိနောဝါသံတရားနဝံကရတံကိုကုသံထုတ်ချောကိုရောတိုင်းရောက်ပြီးဖြည့်၍ကာလယင်တရဏာယသာကုရောထတုစွတ်ထိုင်သူတို့နေကူတာဝံပါပေကံတို့ကုသံထုတ်ချောရောက်ကြပါစေခြင်းကျိုးခါ၎င်းနိဗ္ဗူတောကိလေသာပြိနိဗ္ဗာန်ဝင်ဆံယုတ်သိကုရောတိုင်းဤငိမ့်တော်မူပြီးဖြစ်၍နိဗ္ဗာန်ထာယသာကုရောထတုဝိနေလူတို့ဘုခသိငိမ့်ကြပါစေခြင်းကျိုးငါ၎င်းဓမ္မနိသင်လေးနဓမ္မစကုတိတိတိကရုဏာရှိသာမေတ္တာအာဖြင့်ဟောကြားတော်မူခဲ့ပါပေ၏လောကသရဏံလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောတဏ္ဍာကံဗုဒ္ဓနာဂမိရောယတိယသိဉ္စီယထထာထုမြတ်စွာဘုရားကိုနမိနမာမိကိုနှုတ်နှလုံးသုံးဆုံးပြောင်းပြောမံကိုလျှော့၏ကတော်မြတ်လို့လက်ဆုံးမူ၍ရှ िख ိုးညောပါဤမြတ်စွာဘုရားမြတ်စွာဘုရားဧဝံမိဒုထံဧကံတမယံဘဂဝါတာဝုထိယံဝိဟရတိသေတဝန္နယာနာသဗ္ဗိတိကသာအာရမိနေပြတိတော်အနန္တာတိဤတံတုတ္တံဤတရားဒေသနာတော်ကိုဧဝံဤသို့သူထံနာဂံမသာဆောင်ထားလိုက်ရပါသည်ရှင်သူမြတ်တို့ဗျာဒီစကားကသံဃာယနာရှင်မထေရမြတ်ကြီးကိုအရှင်အနန္တမထေရကံဒီလျှောက်ထားနေတဲ့ကားလေးဖြစ်တယ်ဧဝမေတုတံကံဒီပြီးတော့ပြောလိုက်တဲ့စကားရဲ့အနောက်မှာလေးနှစ်တဲ့အတိတ်တွေရှိနေတယ်လို့တန်ဝေကရပွေဒီကားလေးပဲညသာရှိနေကြတယ်ဧဝမေတုတံဒီစကားကိုလျှောက်ထားတဲ့ပုဂ္ဂိုလ်ကိုကြည့်လိုက်မယ်ဆိုရင်ယဟန္တာမထေရကြီးဖြစ်တယ်အရှင်အနန္ဒာမတိမြတ်ပေးဖြစ်ပါလေ။တတိတော်ဒီစကားကိုမြတ်စွာဘုရားရှင်ထံတော်ကနေပြီးတော့နာဂမထသာဆောင်ထားလိုက်ရပါတယ်အရှင်သူမြတ်တို့ဗျာလို့ဒီလိုလျှောက်လိုက်တဲ့စကားဟာတတိတော်ဟာဒီတရားကိုမြတ်စွာဘုရားရှင်ထံကနေနာကြားခွင့်ရခဲ့ခြင်းသာဖြစ်ပါလေ။မြတ်စွာဘုရားရှင်ဟာတတိတော်ရဲ့ဆရာဖြစ်ပါလေ။တတိတော်ဟာမြတ်စွာဘုရားရှင်ရဲ့တတိဖြစ်ပါလေ။ပြောနေတဲ့စကားလေးဖြစ်တယ်ဒီတရားကိုတပည့်တော်ကိုယ်တိုင်ထုတ်ထည့်ပြီးသိထားတာမဟုတ်ပါဘူးမ မြတ်စွာဘုရားရှင်ရဲ့ကျေးဇူးဂုဏ်တော်ဒီကြောင့်ဒီတရားကိုတပည့်တော်သိရဆင်းသာဖြစ်ပါလေပြောဆိုနေတဲ့စကားတွေပဲဖြစ်သာပါလေဒီစကားကိုအရှင်အနန္ဒာမထေရမြတ်ကနေပြီးတော့တန်ခါယန္နာတင်တဲ့အချိန်မှာတန်ခါယန္နာတင်မထေရမြတ်တွေကိုရှောက်ထားနေတဲ့စကားတွေဖြစ်တယ်ဒီနေ့ဝိသင်းတို့ဒီနေ့အချိန်ခါအထိသာသနာတော်ကြီးထွန်းလင်းတော့ပါနေတယ်ဆိုတာကရှင်အနန္ဒာမထေရမြတ်ရဲ့ကျေးဇူးဂုဏ်ဒီလွန်စွာကြီးတာပါလေမြတ်စွာဘုရားရှင်ကိုလူကျေးရှင်နဲ့ပြုစုလူကျေးရတော်မယ်ဆိုတဲ့အခါမှာအလူကျေးရှင်နဲ့ပြုစုလူကျေးခင်ကိုမယူခင်ကလေးမှာမြတ်စွာဘုရားရှင်ထံတော်မှာပေစု၄ပါးနဲ့ယူစု၄ပါးကိုတောင်းခင်ပါလေဒီနေရာမှာအဓိကပြောတင်တာကတော့ယူစု၄ပါးတဲ့ကတပါးပါပဲမြတ်စွာဘုရားအရတပါးနဲ့ဟောကြားတော်မူခဲ့သောတရားတော်တွေကိုတပြည့်တော်အားပြန်လည်ပြီးတော့ဟောကြားပြီးပို့ရန်မြတ်စွာဘုရားရှင်ကိုအရှင်အနန္ဒမထေရမြတ်ကလည်းပြီးတော့တောင်းခဲ့တာပဲဖြစ်ပါလေ။ဒါဟာယူစုပဲနော်။ဒီယူစု၄ပါးတည်းကဒီတောင်းခဲ့တဲ့နောက်ဆုံးအချက်ကိုအကြောင်းပြုပြီးတော့ဒီနေ့သာသနာတော်ကြီးမှာမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားတော်တွေဟာသင်္ချာဆံရည်နေတာပဲဖြစ်ပါလေ။သာသနာတော်ကြီးထွန်းလင်းတောက်ပါနေတယ်။သာသနာတော်ကြီးဆက်လက်ပြီးတော့ရှင်သန်နေတယ်ဆိုတာကရန်တာမထေရမြတ်ကြီးဖြစ်တဲ့အရှင်အနန္ဒမထေရမြတ်ရဲ့ဂုဏ်ကြီးစုဒီပေါ်မှာမိပြီးတော့ဖြစ်ပေါ်လာတယ်လို့ဒီနေ့ရန်တာပြည်ပအပေါင်းဟာနားလည်လိုက်ပြီးတော့ဒီနေ့ဥစဉ်တို့ဟောမယ်ဆိုတဲ့တရားဟာဥစဉ်တို့ရဲ့တရားလေးဖောက်ကြဘူးမြတ်စွာဘုရားရှင်ဟောထားတဲ့တရားစကားကိုပြန်လည်ပြီးတော့သင်ဟောကြားနေခြင်းညတာဖြစ်ပါလိမ့်နော်ဟုတ်ပြီဧဝံမေတုတံပြီးတဲ့နောက်မှာဤကံတမယံဘဂဝါဆိုပြီးတော့ဒီစကားလေးဆက်ပြီးတော့ရှင်းထားခဲ့ပါတယ်ဤကံတမယံတဲ့အခါတဘာမှာဆိုပြီးတော့ဒီလိုမျိုးရှင်းထားပါတယ်နော်အခါတဘာမှာမြတ်စွာဘုရားရှင်ဟာဝင်ထွန်းတော်မူခဲ့ပါတယ်ဝင်ထွန်းတော်မူခဲ့ပြီးတော့တရားတော်တွေကိုဟောကြားတော်မူခဲ့တယ်တတဘာရဲ့အသင်္ချေနဲ့ကြည်ပြီးတော့ကြွတန်းရအောင်ကိုတမိတတဝါရီအတင်ချေနဲ့ဒုက္ခကတိန်ကင်းခြင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကံကိုရအောင်ပူဆောင်တော်မူခဲ့တဲ့ဘုရားရှင်ဟာတခြင်းကပြန်ထုံးတော်မူခဲ့တယ်ဒီစကားကပြောနေတယ်ဒါပေမဲ့မြတ်စွာဘုရားရှင်လည်းပဲအခုချိန်တော့မရှိတော့ဘူးနိဗ္ဗာန်နဲ့ဖောက်ကားရာဇောလကလေးကမြတ်စွာဘုရားရှင်လည်းတတဝါတို့ရဲ့ဓမ္မတာအတိုင်းပြိဋိဒံဆန်ခြင်းဆိုတဲ့ထူးခဲ့တဲ့ဘဝအဆုံးသတ်ခြင်းနဲ့ဆုံးသတ်သွားခဲ့ပြီပေါ့ဒီတော့မြတ်စွာဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်မှာဒီတရားတော်တွေသင်လင်းပြီးဉာဏ်ရည်နေတယ်ဒီတရားတွေကိုပြန်လည်ပြီးဟောကြားပေးနေတဲ့တန်ခါတော်တွေလည်းရှိနေတဲ့အချိန်လေးမှာမိမိတို့တွေကဒီတရားတော်တွေကိုသင်ချံကြွကိုအထောက်အကူကောင်းတယ်မြတ်စွာဘုရားရှင်ကတော့ငါတို့ဟာဘုဒ္ဓကိုမရခဲ့ကြဘူးသုံးတိကိုမရခဲ့ကြဘူးသာသနာတော်ကြီးမကွယ်ပခင်ကလေးမှာသာသနာတော်ရဲ့သုံးပါးတွေကိုဟောပြပေးနေတဲ့သူတော်ကောင်းတွေရှိနေသေးတဲ့ကာလမှာရှားခဲတဲ့ဘဝလေးကိုရတဲ့အချိန်လေးကျုံခဲတဲ့သာသနာလေးနဲ့ကျုံတဲ့အခက်ကလေးမှာဒီသုံးပါးတွေကိုငါတို့ရဲ့ကိုယ်ပိုင်အသိဉာဏ်တွေအဖြစ်နဲ့ကြောင်းလဲသွားအောင်ရှင်းရှင်းကျုပ်ကိုအထုမတော်မယ်ဒီလိုအသိဉာဏ်လေးတွေဖြစ်ဖို့သိကောင်းပါတယ်ခါတော်ဝတိဉာဏ်ဆိုတာကိုကြည့်လိုက်တော်ဝတိဆိုတဲ့မြို့ကြီးဟာအလွန်တရာကြီးတဲ့ခန်းသားတဲ့မင်းကြီးကြီးတော်ကြီးပါဒီတော်ဝတိပြီးမှမြတ်စွာဘုရားရှင်တရင်တုံးခဲ့တာဟာညှိလိုက်တယ်ဆိုရင်25ပါးတိုင်တိုင်ကိုတရင်တုံးခဲ့တဲ့နေရာပါအင်မတန်စီကားပြီးတော့သာသနာတော်ထွန်းလင်းတောက်ပါခဲ့တဲ့ဘုရားတရားသံဃာဆိုတဲ့ယတနာ၃ပါးရဲ့အရေးပါမိခိုပြီးနေခဲ့ရတယ်တော်ဝတိဒီကြီးလည်းအခုတော့မရှိတော့ဘူးအမှတ်သားဖြစ်တဲ့ဂုံကမူလေးတစ်ခုပဲဇံပြည့်တော်လေးဒီနေ့သာသနာတော်ကိုချစ်မြတ်လို့သာသနာအာဇာနည်ပုဂ္ဂိုလ်လို့ပြောနိုင်တဲ့ဦးဇင်းတို့ရဲ့ကျေးဇူးတော်ရှင်ဖောက်ဆရာတော်ကြီးပြန်လည်ပြီးတော့ဖောက်ထုတ်ပြီးတဲ့အတွက်ပြန်လည်ပြီးတော့ရှင်သန်အောင်ကျူးသာပြီးတဲ့အတွက်ပြန်လည်ရှင်သန်လာတဲ့သာသနာတော်ကြီးတည်တတ်နေတဲ့ဒီနေ့ဖောက်ရွာကြီးတစ်ချိန်တည်းတော်ဝတိပြည်နောက်ကိုပဲလိုက်တတ်ရမှာမဟုတ်ဘူးလားဟုတ်တယ်တစ်ချိန်မှာဒီဖောက်ရွာကြီးလည်းကြောက်ဆုံးမလားကြောက်သွားပါပဲ ရရာနောက်ဆုံးတော့အနိစ္စသဘောနဲ့သူ့သဘောသူဆောင်ပြီးတော့ဖြတ်ခွေသွားကြတယ်။ဒါကြောင့်မို့မိမိတို့ဟာသာသနာတော်ရဲ့အဆုံးမှာလည်းသင်္ချာရှိနေတယ်။သာသနာပြုပုဂ္ဂိုလ်တွေလည်းသင်္ချာရှိနေသေးတဲ့အခုလိုအချိန်ခါမျိုးလေးတွေကိုဆက်လို့မခံဘူးတည်ရည်ကြည့်တယ်လို့ဒီတာဝုတိဆိုတဲ့စကားဧကံသမယံဆိုတဲ့စကားကဒီသံဃာညာလေးညူပြီးတော့တန်တရားတစ်ချောက်လုတ်ခဲ့ပြီးဖြစ်တဲ့အလုပ်တွေကိုဒီဘဝမှာတော့ငါတို့မလုပ်ကြတော့ဘဲနဲ့တန်တရားတစ်ချောက်မှာမိမိစက်လျော်နေမလုပ်ဘဲနေခဲ့တာတဲ့တရားဓမ္မအလုပ်ကိုတော့ငါတို့ကြိုးစားပြီးတော့လုပ်ဆောင်ကြမယ်မိမိတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဓာတ်ကလေးတွေကိုမွေးမြူပေးမယ်လို့မိမိတို့ကိုယ်ကမိမိတို့တတိပေးပြီးသုံးမှကြဖို့မလိုဘူးလား
သူ
လာရပြည်လူတယ်ဒေတာဝင်နေတဲ့ဒေတဝန်ကြောင့်တဲ့တော်ကြီးဒီကြောင့်တဲ့တော်ကြီးကိုလူရန်တဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ဒီကြောင့်တဲ့တော်ကြီးကိုလူရန်တဲ့ပုဂ္ဂိုလ်ကိုပြောမယ်ဆိုရင်အနာတိန်တစ်သိကြီးပဲဖြစ်ပါလိမ့်ဒီဒေတဝန်ကြောင့်တဲ့တော်ကြီးကိုသောက်လို့လူရန်မယ်ဆိုတဲ့တတ္တတရားတွေဖွဖွေးဖြူအောင်လို့ဖြစ်ပေါ်နေတဲ့အနာတပင်တစ်သိကြီးဟာဒီတောင်းတဲ့တော်ကြီးဖြစ်ပေါ်လာဖို့အတွက်ဇေတဝန်ဥယျံမြေကြီးကိုရွှေတင်းကအတိခင်းပြီးတော့ဝယ်ယူခဲ့ရတာပါဝယ်ယူခဲ့တဲ့တံပိုးကိုကြည့်မယ်ဆိုရင်၁၈ခရင်းရှိတယ်။ကျောင်းဆောက်တဲ့အခါမှာကုန်ကြတဲ့ဈေးကိုကြည့်လိုက်တဲ့အခါကျရင်လည်းပဲ၁၈ခရင်းရှိတယ်။ကျောင်းရည်သက်ချတဲ့အခါမှာလူတန်းတဲ့ပမာဏကိုကြည့်လိုက်တဲ့အခါမှာလည်းပဲ၁၈ခရင်းရှိတော့ဘောင်းအလုံးဘလောက်ဖြစ်သွားတယ်လဲ။ဟုတ်တယ်နဲ့မိဂရီကုန်ကြခဲ့ပါရဲ့ရှိရှိက90မိဂရီဆိုတာဒီခေတ်90မိဂရီတဲ့တန်ဖိုးမြောက်လားသာမများဘူးလားများတယ်ဒီလိုမျိုးပြုနိုင်ခဲ့တဲ့အလူဒါနကြီးကိုပြုခဲ့တယ်ဆိုတာကိုသာသနာမှာမှတ်တမ်းမှတ်ရာတွေတန်ခဲ့တဲ့အခါကျတော့ရှိရှိကတော်ကောင်းတွေဟာတော်ကောင်းတို့ရဲ့အလုပ်ကိုဒီလိုလုပ်ကင်ထွားခဲ့ကြတယ်လို့သိခွင့်မရကြဘူးလားဒါကြရဲ့ရတဲ့အလျောက်ပဲဒီနေ့မြစ်တော်ဝိဟာရီသိန်းတမာယုံကြီးဖြစ်ပေါ်လာဖို့ရန်အတွက်အနာတပင်တစ်ထင်းကဲ့သို့သောသရောကောင်းတွေရှောက်သွားတဲ့လမ်းကိုအတုလိုက်ပြီးပြုတဲ့တရုတ်နိုင်ငံကတက္ကသိုလ်ကြီးကဲ့သို့သောပုဂ္ဂိုလ်တွေဟာလည်းပဲဒီလိုမှတ်တမ်းမှတ်ရာတွေကိုအကြောင်းပြုပြီးတော့လူကျင်တန်းကျင်တဲ့တတ္တတရားတွေဟာအကျိုးလိုလားတဲ့စိတ်နဲ့ဖြစ်ပေါ်လာကြတာမဟုတ်ဘူးလားဟုတ်တယ်ဒီနေ့တရားနာပိဋကတ်ထဲမှာရှိတဲ့ပုဂ္ဂိုလ်တွေဟာလည်းပဲမိမိတို့သတ်နိုင်တဲ့ပမာဏနဲ့မိမိတို့ဒါနကုတွေကိုပြုနေကြတာပါပဲဒီလိုပြုခွင့်ဆိုတဲ့ညာကြီးဟာဘုရားရှင်ပွင့်ထွန်းတော်မူခဲ့ဘူးပွင့်ထွန်းတော်မူပြီးတဲ့နောက်တန်ခါဘောင်ကြီးကိုမတီးဆောက်ခဲ့ဘူးဆိုလို့ရှိရင်ဒီနေ့ဒီခွင့်လန်းကြီးကိုရကြပါမလားရကြဘူးဒီနေ့ရထားတဲ့ခွင့်လန်းတွေဟာတကဘာမှာကဘာလုံးမှာကြည့်လိုက်ရင်တိုင်းပြည်တိုင်းကရနေတဲ့ခွင့်လန်းတွေမဟုတ်ကြဘူးဘုရားဘာသာတိုင်းပြည်လို့ခေါ်တဲ့တိုင်းပြည်တွေဟာကမ္ဘာမှာအနည်းငယ်တာရှိတာပါ။အနည်းငယ်တော့တိုင်းပြည်တွေထဲမှာလည်းသာသနာတကယ်ထွန်းလင်းတောက်ပနေတဲ့တိုင်းပြည်ကိုကြည့်လိုက်တော့ဥစဉ်တို့တိုင်းပြည်ပဲဖြစ်နေတယ်။ဒါကြောင့်မို့ဒီနေ့ပြုခွင့်ရနေတဲ့ဒါနမှုဆိုတဲ့အရာတိလမှုဆိုတဲ့ကောင်းမှုတွေဘာဝနာမှုဆိုတဲ့အမှုတွေဟာသာသနာတော်ကြီးထွန်းလင်းတောက်ပခြင်းနဲ့အတူမိမိတို့ရရှိထားတဲ့ခွင့်လန်းတွေဖြစ်တဲ့အတွက်ဒီခွင့်လန်းကြီးကိုမိမိတို့ကလက်လွတ်ဆုံးရှုံးခံပြီးတော့တန်တရားတရားမှမျိုးခဲ့တဲ့လန်းတွေကိုပို့ဆောင်ပေးနိုင်တဲ့မြုပ်ခဲ့တဲ့လန်းတွေကိုပို့ဆောင်ပေးနိုင်တဲ့ကာမဂုဏ်ခံစားတဲ့အလုပ်ကိုမိမိတို့ကဆက်လုပ်ပြီးတော့မိမိတို့ရဲ့ကုသိုလ်ကံတွေကိုထူထောင်ပေးဖို့မကောင်းဘူးလားကောင်းတယ်နာတပင်တောင်းတကားကြီးဆိုတာကသောတာပန်ရိယာသူတော်ကောင်းကြီးလည်းဖြစ်တဲ့အတွက်နေ့စဉ်သူတို့လည်းမြတ်စွာဘုရားသတင်းသုံးတော်မူ၏ဒီစီတဝန်ကြောင့်တိုက်တော်ကြီးကိုဒီနေ့ကိုတွန်းကဘုရားပုဖို့ဆိုတဲ့ရည်ရွယ်ချက်တရားနာဖို့ဆိုတဲ့ရည်ရွယ်ချက်သံဃာတော်တွေကိုဖူးမြော်မင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီနေ့ကိုတွန်းချင်သွားခဲ့တဲ့ပုဂ္ဂိုလ်ပါဒီနေ့ဦးဇင်းတို့ပေါ့တော်ရဘုရားစခန်းဌာနကြီးကိုလည်းပဲနေ့စဉ်မပြတ်ကိုဒါနမှုတွေပြုနေတဲ့တရားဒဂါမအပေါင်းတော်ကောင်းတွေကိုလည်းများစွာတွေ့ရတယ်ဝိယဝိသမှုတွေကိုလည်းပဲအာရပါရကြီးလောက်ကံဒီသားတဲ့ပုဂ္ဂိုလ်တွေကိုလည်းများစွာတွေ့ရတယ်။မိမိတို့ဒီလိုကံလေးတွေကိုထူထောင်ခွင့်ရတယ်ဆိုတာကဒီသာသနာတော်ကြီးထုံးနှင်းတပ်ပါဒီလိုမဟုတ်ဘူးလား။ဟုတ်တယ်။ဒါကြောင့်မိမိတို့ဟာအလွန်တရာမှရာခဲတဲ့ခွင့်လန်းတွေကိုရထားတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်ပြောလို့မရဘူးလား။ ရတယ်ဒီနေ့အနာတပိန်တစ်သေးကြီးလည်းပဲလောကကြီးထဲမှာမရှိတော့ဘူးနာတပိန်တစ်သေးကြီးစောင့်လို့လူတန်းနဲ့ဇေတဝန်တောင်းတဲ့တော်ကြီးကိုပြောမယ်ဆိုရင်မြတ်စွာဘုရားရှင်တရင်သုံးနေထိုင်ခဲ့တဲ့25ပါးပတ်လုံးတရင်သုံးနေထိုင်ပြီးတော့တရားပွဲကြီးတွေကိုခုလိုပဲကျင့်ပခဲ့တဲ့နေရာဖြစ်ပါတယ်ဒီလိုတရားပွဲကြီးတွေကိုကျင့်ပပြုလုပ်ခဲ့တဲ့အတွက်နိဗ္ဗာန်ဆိုတဲ့ဟူမာပကံကြီးကိုဆက်ရောက်သွားတဲ့တော်ကောင်းတွေကအမြောက်အများမပေါ်ထွန်းခဲ့ကြဘူးလားပေါ်ထွန်းခဲ့တယ်ဒါဆိုလို့ရှိရင်ဇေတဝန်တောင်းတိုက်တော်ကြီးဟာနိဗ္ဗာန်ဆိုတဲ့ဟူမာပကံကိုပို့ဆောင်ပေးတဲ့သေကံကြီးတစ်ခွဲဖြစ်နေတယ်လို့ပြောမယ်ဆိုပြောလို့မရဘူးလားဒါပဲဒီနေ့ယတဝိဟာရီတိန်တော်သမာယုံကြီးမကြာခင်ကာလမှာအပိသတ်တော်မှာဖြစ်ပါတယ်အဲ့ဒီခါကျရင်တရားပွဲတွေဟာလည်းပဲတစတဲ့တစထိုက်တင်ဒီအားလည်းစားဖြစ်ပေါ်လာကြမယ်တရားထုတ်တဲ့သူတွေဟာလည်းပဲဒီသမာယုံကြီးကိုမြည်ပြုပြီးချမ်းချမ်းသာသာနဲ့ကျိုးပန်းအားထုတ်ခွင့်ရမယ်ဆိုရင်ရှိရှိသူတော်ကောင်းတွေတွားတဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကံကြီးကိုချောက်အောင်တွားနိုင်တဲ့ပုဂ္ဂိုလ်တွေဟာလည်းဒီထဲမှာပေါ်ထွန်းလာကြမှာဖြစ်တယ်ဒုက္ခခတ်သိမ်းကင်းကျင်းတဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကံဆိုတာကမြတ်စွာဘုရားရှင်ပွင့်ထွန်းတော်မူပါမှရခဲ့အခွင့်အလမ်းဖြစ်တဲ့အတွက်ဇေတဝန်တောင်းတဲ့ကျော်ကြီးခဲ့သူတို့တောင်းတဲ့ကျော်ကြီးနဲ့လာသရံတူနေတဲ့ဆိုလိုတဲ့အသေးသေးကတရားကျင့်ကြံခွင့်တရားနာယူခွင့်တန်ဃာတော်တွေကိုဖူးခွင့်ဆိုတဲ့အခွင့်အလမ်းကြီးကိုရရှိနေတဲ့ဒီနေ့ဖောက်တော်ရသာသနာ့ရည်တာကြီးရှင်လင်းရှိတဲ့အချိန်ကလေးမှာမိမိတို့ရခဲ့တဲ့အခွင့်အလမ်းကိုရအောင်ယူတာဒါတော့ဥစဉ်တိုက်တွန်းပါမယ်နော်ဒီတိဇေတဝန်တောင်းတဲ့တော်ကြီးလည်းမရှိတော့ဘူးအနာတပင်တထေးကြီးလည်းမရှိတော့ဘူးအနာတပင်တထေးကြီးတို့ဘဝကိုအဆုံးသတ်သွားကြတယ်ဆိုတာကအကျိုးရှိရှိနဲ့အဆုံးသတ်သွားကြတာဖြစ်ပါတယ်ဒါကြောင့်မိမိတို့အနေနဲ့လည်းပဲအများကြီးတို့အဆုံးသတ်ရတယ်ဘဝမျိုးတော့မဖြစ်ကြသေးဘူးမိမိတို့ကိုယ်ကိုမိမိတို့ဆောက်ရှောက်ကြပါအနာတပင်တထေးကဲ့သို့သောသူတော်ကောင်းကြီးတွေသွားတဲ့လမ်းကိုလိုက်လံအောင်ကျင့်တန်ကျုပ်ကိုအထောက်ကြဖို့မိမိတို့ကိုယ်ကိုမိမိတို့ဆုံးမကြပါဒါလေးတော့ဥစဉ်ဒီနေရာမှာပြောချင်တာလေနော်ဟုတ်ပြီဒါဆိုလို့ရှိရင်ဥစဉ်တို့ဒီနေ့ဧဝမေတုတံကနေပြီးတော့ရနိုင်တဲ့အဋ္ဌဉာဏ်တွေနဲ့ဧဝမေတုတံကနေပြီးနေတဲ့သံဝေကဉာဏ်တွေကဒီနေ့သိတဲ့ကိုယ်လည်းပဲဒီလိုသိဉာဏ်ကလေးတွေရရှိဖို့ရန်အတွက်ဒီကြောင်းရာကိုအနေငယ်ဇေတဝိရှင်းလင်းကြအောင်ဖြစ်ပါလေ။ကဲသတိပြုကြစု။ဧကံသနယတဘာတော်ခန္ဓာ။ဘဂဝါတဘုံတော်သောက်ဆုံးတကူကုန်နေပြည့်စုံတော်မူသောမြတ်စွာဘုရားသည်။သာဝတိယံသာဝတိတိ၌အနာထပိဏိကသာအနာတိတတိတိတိသောလူလူတံအသော။အာရမီနှလုံးမွေလျောရာဖြစ်သောသေတဝန်ဒီသေတဝန်ကြောင့်တော်တိုင်းဝိဟရတိတရင်ဆုံးသံဃာတော်မူစေဖြစ်ပေ၏ဒီဒေသနာတော်ဖြစ်ပေါ်တဲ့နေရာကိုကြောင်းပြဆိုရင်သဘုတိသည်အနာတပင်တထေးကြီးဆောက်လူလူတန်းနဲ့အလုံးမွေလျော်ရာဖြစ်တဲ့သေတဝန်ကြောင့်တိုင်းတော်ကြီးမှာမြတ်စွာဘုရားရှင်တရင်တုံးလေးတိုင်းတော်မူတဲ့အခိုက်ပြဖြစ်တယ်အဲ့ဒီခါမှာနတ်သားတစ်ပါးဟာမြတ်စွာဘုရားရှင်ကိုဖူးတည်မယ်ဆိုတဲ့ရည်ရွယ်ချက်မြတ်စွာဘုရားရှင်ကိုမိကုန်းကိုမေးလျှောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားရှင်တရင်သုံးနေတော်မူတဲ့ဇေတဝန်ကျောင်းတိုက်တော်ကိုကြီးကပ်လာတယ်။ကြီးကပ်ပြီးတဲ့နောက်မှာဇေတဝန်ကျောင်းတိုက်တော်ကြီးကိုမိမိရဲ့ကိုယောင်ကိုယ်ပါနဲ့ထုံးလင်းတော့ပါပြီးပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုယုံကြည်စွာရှိခိုးတယ်။ရှိခိုးပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုစကားလေးတစ်ခွန်းမေးလျှောက်လိုက်ပါတယ်။ဘယ်လိုမေးသလဲ။ကိနတုနိယတိလောကောကိနတုပရိကတတိကိတတုဤကသမတသပိဝဝသမနောဟုကိနပေတရားတိလောကောလောကကိုနိယတိသံအပ်ပါတိကိနပေတရားတိလောကောလောကကိုပရိကတတိတွင်ရင်၍လေးပါတိသစ္စာဖြာလောကကြီးကိုဘေရာကဆင်းဆောင်၍နေပါသည်လောကကြီးကိုဘေရာကဆင်းနေ၍နေပါသည်လို့ဒီလိုမိလိုက်တယ်ဆက်ပြီးတော့ဘယ်လိုပြောလဲ သတိဝါခသိင်္ဂုံသောတတဝါတို့ဤပင်လျင်ဒိဋ္ဌာဗေနီသောဤကသမ္ပတ္တာတခုသောတရားဤဝတ္တံလူနိုင်ငံတို့သာကုသင်လိုက်ပါ၍ဤကြာဘာတိလုံးစုံသောတတဝါဤဟာဗေမီသောတရားရဲ့လူနိုင်ငံကိုလိုက်ပါ၍နေရာပါတယ်လို့ဒီလိုသက်သာပြဖို့လက်သားကမေးလျှောက်လိုက်တဲ့အခါမှာသက်သာပြခြင်းကနေဘယ်လိုပြန်ပြီးသိတော်မူသလဲ စေတနာနိယတိလောကောစေတနာပိကသတိစေတသာဤကဓမ္မသာသတိဝဝသမနောကုစေတနာစေတိလောကောလောကကိုနိယတိသံဟိစေတနာစေတိလောကောလောကကိုပိကသတိဆွေငင်၍နေ စေဟံလောကကိုစေဆောင်၏နေတယ်စေဟံလောကကိုစေနေ၏နေပါတယ်လို့မြတ်စွာဘုရားရှင်ပြတော်မူပြီးတဲ့နောက်သတိဘယ်လိုမိလဲသဗ္ဗေဝါခသိင်္ဂုံသောတတဝါတို့ဒီပင်လျင်စေတသာစေတိဟုသောဧကဓမ္မသာတခုသောတရားဤဝတ္တံလူနိုင်ငံတို့နောက်ကိုဆင်းလိုက်ပါ၍နေကြရကုန်၏ဟု၍ သထာလူနာတို့ဤဆရာမြတ်စွာဘုရားသည်ဝေါ်တာကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်း။သထာကရုဏာရှိသာမေတ္တာအားဖြင့်ဆရာလောကကိုဆင်းရည်နေသလို စိတ်ဆိုတဲ့ခုသောတရားရဲ့အလိုနိုင်ငံကိုတတ္တဝါဒီအလုံးဟာလိုက်ပါပြီးညီကြရတယ်။မြတ်စွာဘုရားရှင်မိတော်ကူပါတယ်။ဒီနေ့လောကကြီးကိုစိတ်ကဆွေးဆောင်နေသလိုလောကကြီးကိုစိတ်ကဆွေးဆောင်နေတယ်။တတ္တဝါဒီအလုံးဟာစိတ်ရဲ့အလိုနိုင်ငံကိုလိုက်ပါပြီးညီကြရတယ်။ မကောင်းတဲ့စိတ်ထားဟာကောင်းမကောင်းတဲ့စိတ်ထားရှိတဲ့လူကိုယုံညံ့သိုးပါတဲ့သူဖြစ်အောင်ပြုနေတယ်လို့ပဲကောင်းတဲ့စိတ်ထားဟာကောင်းတဲ့စိတ်ထားရှိတဲ့လူကိုထက်သန်းကြတဲ့သူဖြစ်အောင်မပြုပေးနေဘူးလားဒါကြောင့်ကောင်းတဲ့စိတ်ထားရဲ့ဆွေးဆောင်မှုကိုခံရတဲ့ပုဂ္ဂိုလ်တွေဟာအထက်သန်းကြတဲ့ပုဂ္ဂိုလ်တွေဖြစ်လာကြတယ်လို့မကောင်းတဲ့စိတ်ထားရဲ့ဆွေးဆောင်မှုကိုခံရတဲ့ပုဂ္ သာဂဝေမိစ္ဆာတဏိဟိတံစိတ်တံပါပိယောနန္တတောဂရိလို့ပြောတယ်။ဒါပြောလေ။မကောင်းတဲ့စိတ်ဓာတ်ဟာမကောင်းတဲ့စိတ်ဓာတ်ရှိသူကိုယုံညံ့သိုးပါတဲ့သူဖြစ်အောင်ပြုတယ်။သမာတဏိဟိတံစိတ်တံတရားသောနန္တတောဂရိဆိုပြီးဒီလိုလဲသတိမြတ်စွာဘုရားရှင်မိတယ်။ကောင်းတဲ့စိတ်ဓာတ်ဟာကောင်းတဲ့စိတ်ဓာတ်ရှိတဲ့သူကိုအထက်တန်းကျသူဖြစ်အောင်ပြုပေးနေတယ်။ဒီနေ့ပါပသမိန်ရမတိမနောလို့ခေါ်တဲ့အတိုင်းပဲပြောတဲ့အတိုင်းပဲစိတ်ဟာမကောင်းမှုမှမွေ့လျော်တဲ့အတွက်တတ္တဝါများစွာတွေဟာမကောင်းတဲ့စိတ်ထားရဲ့ဆဲနေမှုဆဲဆောင်မှုအလိုနိုင်ငံကိုလိုက်ပါပြီးမနေကြရဘူးလားနေကြရတယ်ကောင်းတဲ့စိတ်ထားဖြစ်ဖို့ဆိုတာကမိမိတို့စိတ်ကိုမိမိတို့ကလေ့ကျင့်ပေးဖို့ကြိုးထောင်ပေးဖို့ပြုပြင်ပေးဖို့မလိုဘူးလားဒီလိုမိမိတို့ရဲ့စိတ်မှာလိုအပ်ချက်တွေဖြစ်နေကြတယ်။မိမိတို့ရဲ့နှလုံးသားမှာလိုအပ်ချက်တွေဖြစ်နေကြတယ်ဆိုတာကစိတ်ကိုပြုပြင်ပြောင်းလဲရင်လှုပ်ထားလို့လားမလှုပ်ထားလို့လားမလှုပ်ထားလို့မိမိတို့စိတ်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆိုတာကမကောင်းမှုမှာမွေ့လျော်တတ်တဲ့စိတ်ရဲ့အလိုနိုင်ငံကိုဆဲဆောင်မှုခံပြီးတော့ပြုကြမယ်ဆိုရင်မိမိတို့ရဲ့အလိုတွေကိုဖြည့်နိုင်ဖို့ဖြစ်နိုင်ပါတော့မလားဖြစ်နိုင်ဘူးအလိုသဏ္ဍာန်တွေကိုဖြည့်ဆည်းပေးနေတယ်ဆိုတာကသံတန်ခြင်းရဲ့အကြောင်းမဟုတ်ဘူးအလိုသဏ္ဍာန်ဥဒ္ဒရာကိုဖြည့်ဆည်းပေးခြင်းဟာသင်ရဲ့ခြင်းရဲ့အကြောင်းသာဖြစ်တဲ့အတွက်စိတ်ရဲ့ဆွေးဆောင်မှုစိတ်ရဲ့ဆွေးငင်မှုစိတ်ရဲ့လူနိုင်ငံလို့ခေါ်တဲ့ဆွေးငင်မှုဆွေးဆောင်မှုတွေကိုခံနေရတဲ့ပုဂ္ဂိုလ်တွေအဖြစ်ကနေမိမိတို့လုံမြောက်ကိုကြိုးစားဖို့ကတော့မလိုဘူးလားလိုတယ်ရာဂကြောင့်ဒေါသကြောင့်မောဟကြောင့်စိတ်တွေမမြင်နှမ်းတတ်ဘူးလားဟုတ်ပြီ စိတ်တွေညှဉ်းနှံသွားပြီဆိုရင်တတ္တဝါတွေလည်းညှဉ်းနှံသွားကြဘူးလားစိတ်တွေဖြူစင်ပြီဆိုတဲ့အခါမှာလည်းတတ္တဝါတွေမဖြူစင်သွားကြဘူးလားဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့ရဲ့စိတ်တွေကရာဂကြောင့်ဒေါသကြောင့်မောဟကြောင့်ညှဉ်းနှံနေကြတယ်ဆိုတာကစိတ်ကိုပြုပြင်ကြောင်းလည်းရေးစိတ်ကိုလေ့ကျင့်မှုမပြုလို့ရသေးတဲ့အတွက်ကြောင့်ပဲမိမွေတိုင်းဖာမွေတိုင်းထားမယ်ဆိုရင်တော့မကောင်းတဲ့မွေလျော်မှုတွေမှာပဲမွေလျော်နေကြမှာဖြစ်ပါရဲ့ဒီလိုမကောင်းတဲ့မွေလျော်မှုတွေကနေမမွေလျော်ရအောင်လို့မိမိတို့ရဲ့စိတ်ကိုဌာနနဲ့ပြုပြင်ပေးမယ်သီလနဲ့ပြုပြင်ပေးမယ်ဘာဝနာနဲ့ပြုပြင်ပေးမယ်ဒီလိုပြုပြင်ပေးပါမှမိမိတို့ရဲ့စိတ်ကြီးဟာပြုပြင်ကြောင်းလဲနိုင်တဲ့စိတ်သားမျိုးတွေဖြစ်သွားကြမှာဖြစ်ပါတယ်နော်စိတ်ရဲ့ဆွေးဆောင်မှုစိတ်ရဲ့ဆွေးငယ်မှုစိတ်ရဲ့အလိုနိုင်ငံကိုလိုက်ပါနေကြရတဲ့သတ္တဝါတိုင်းသတ္တဝါတိုင်းပေါ့ပြိစ္ဆဝေါကာရဘုံလို့ခေါ်တဲ့ခန္ဓာ၅ပါးသင်္ဆာရှိတဲ့ဘုံကိုပဲကွတ်ပြီးဆိုကြသူဘုရင်တို့လူသားတွေအားလုံးဟာခန္ဓာ၅ပါးသင်္ဆာဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားခန္ဓာ၅ပါးဆိုတဲ့ဖွဲ့စည်းနဲ့ပြီးဆောက်ထားတဲ့သတ္တဝါတွေထဲမှာပါဝင်နေတဲ့ဘုရင်တို့တွေဟာခန္ဓာ၅ပါးရဲ့တုံးစုချက်ခန္ဓာ၅ပါးရဲ့အလိုအကျိုက်ကိုဖြည့်ပေးနေရတဲ့လူတွေလို့ပြောရင်ရမလားရတယ်ဟုတ်ပြီနားနီးတဲ့ပုဂ္ဂိုလ်တွေအတွက်သတင်းနားလည်သွားနိုင်တယ်ဒီနေ့ဒီနားဝေးတဲ့ပုဂ္ဂိုလ်ဆိုလိုတာကတော့ဘုရားရှင်ရဲ့တရားတော်တွေကိုနားပြားတွင်ညသာမြတ်သားတဲ့ပုဂ္ဂိုလ်တွေမှာခန္ဓာ၅ပါးရဲ့အလိုလိုပုံကိုကောင်းစွာသဘောပေါက်ဖို့ငင်းနေခဲ့တယ်ဒါကြောင့်ခန္ဓာ၅ပါးနဲ့ဘဝရရှိလာတဲ့ဥစဉ်တို့တွေဟာခန္ဓာ၅ပါးရဲ့တောင်းဆိုချက်ခန္ဓာ၅ပါးရဲ့ဘလို့စိတ်ကိုဘလို့ဖြစ်စီပြင်ကြလဲ။ဒါသိဖို့သိကောင်းလေ။ဒီလိုသိလာကမှမိမိတို့ဟာမိမိတို့ရဲ့အကျိုးစီးပွားကိုရည်ဆောင်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ကြမှာဖြစ်တယ်။ဒီလိုလေးနဲ့တဲ့ပညာတွေဟာဘုရားရှင်ပွင့်ထွန်းတော်မူခြင်းနဲ့သာသက်ဆိုင်ပါတယ်။ဘုရားရှင်မပွင့်ထွန်းတဲ့တုံ့ရကဘာဒီမှာဒီလိုအသိဉာဏ်ကိုဘယ်လိုမှမရနိုင်ဘူးဒီလိုရခဲ့တဲ့အသိဉာဏ်လေးကိုမိမိတို့ဟာရနိုင်တဲ့ခွင့်လန်းတွေကိုဖန်တီးနိုင်ပါလိမ့်မယ်မဖန်တီးတဲ့ရှောင်ကျဉ်နေတဲ့ပုဂ္ဂိုလ်တွေမဖြစ်ဖို့တော့အသိဉာဏ်ကြီးခန္ဓာ၅ပါးဟာဗာလဲလို့မင်းရသိတဲ့ဘယ်လိုချင်းမလဲဗာခန္ဓာလဲရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတဲ့ဟုတ်ပြီဒီခန္ဓာတစ်ခုချင်းကသုံးဆိုနေကြတယ်ဒီခန္ဓာတစ်ခုချင်းကမိမိတို့ရဲ့အလိုစိတ်ကိုဖြည့်ဖို့ရန်သုံးဆိုနေကြတယ်ဒီခန္ဓာ၅ပါးကဒီသုံးဆိုတဲ့သုံးဆိုချက်တွေသူတို့ရဲ့အလိုကိုဖြည့်စည်းပေးပါလို့တစားစားတောင်းနေတဲ့သုံးဆိုချက်တွေကိုဖြည့်စည်းနေတဲ့ပုဂ္ဂိုလ်တွေကဥစဉ်တို့အားလုံးဖြစ်ကြပါလေဒီလိုနားမလည်ပဲနဲ့မိမိလိုချင်တဲ့အရာကိုမိမိတို့ဖြည့်ဆည်းပေးနေကြတယ်ဒီလိုနားလည်နေကြတာမဟုတ်ဘူးလားဟုတ်တယ်ဒီလိုနားလည်နေခြင်းဆိုတာကမှန်ကန်တဲ့နားလည်ခြင်းလို့ခေါ်နိုင်ဘူးမှားရင်းနေတဲ့နားလည်ခြင်းလို့ခေါ်ရမယ်မိမိတို့ရဲ့စိတ်ရဲ့လိုအပ်ချက်ဒီနှလုံးသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဆိုတာကခန္ဓာ၅ပါးရဲ့တောင်းဆိုချက်တွေပုံစံမှန်မှရမယ်ပုံစံမှန်တဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ကြီးဖြစ်ရင်တော့မိမိတို့စိတ်ရဲ့လိုအပ်ချက်တွေဟာမိမိတို့ရဲ့အကျိုးစီးပွားကိုဖြည့်ဆည်းပေးတယ်လို့ထင်ရပေမဲ့ပုံစံမှန်တဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနေတဲ့အတွက်မိမိတို့ရဲ့အကျိုးစီးပွားကိုဖြည့်ဆည်းနေခြင်းဆိုတဲ့ပုံစံမှန်တပါးမိမိတို့ရဲ့အကျိုးမဲ့ကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ဒီအဖြစ်ကိုကြောင်းလဲသွားမှာဖြစ်ပါတယ်။ဘုရားတို့ရူပခန္ဓာဆိုတဲ့ဒုက္ခခန္ဓာကြီးကဘာပြီးတောင်းဆိုနေသလဲ။ဒီနေ့မိမိတို့ရဲ့ရူပခန္ဓာရဲ့တောင်းဆိုချက်ကိုဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်တွေဟာမသိဘဲနဲ့ဖြည့်ဆည်းပေးခဲ့ကြတယ်။ဒီနေ့တော့ဒီရူပခန္ဓာကတောင်းဆိုသမျှဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုထင်ထင်လင်းလင်းသိအောင်အလုံးသားကိုကောင်းစွာစိုက်ပြီးထောင်ထားကြနော်ဘုရင်တို့ဒီရုပ်ခန္ဓာကြီးကိုရရှိထားတော့ကောင်းကောင်းမသားကြဘူးလား ကောင်းကောင်းမဟုတ်ခြင်းဘူးလားကောင်းကောင်းမနေခြင်းဘူးလားတန်းတန်းမှမမဖြစ်ခြင်းဘူးလားအဲ့ဒါဘသူကတောင်းဆိုတယ်တောင်းဆိုတယ်လေဟုတ်ပြီနော်အဲ့တော့ကောင်းကောင်းနေခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့တန်းတန်းမှမနေခြင်းနဲ့ဆိုတာကမိမိတို့ကတောင်းဆိုတာလားရူပခန္ဓာကတောင်းဆိုတာလားအဲ့ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်တွေဟာဒီတရားနာပြည့်တတ်တဲ့ကပုဂ္ဂိုလ်အလုံးနည်းနည်းပဲမဟုတ်ဘူးလားဒီလိုအပ်ချက်တွေကိုပဲအဓိကထားပြီးတော့ငွေစင်းနဲ့သိချင်းဆိုတဲ့ကာလကြားထဲမှာဖြည့်ဆည်းပေးနေကြတာမဟုတ်ဘူးလားအဲ့ဒီလိုအပ်ချက်တွေကလူသားတွေမှလိုအပ်တာလားတိစ္ဆာန်တွေသိလိုက်သူတို့လည်းအဲ့ဒါပဲမလိုဘူးလားဒါဆိုရင်သူတို့လိုအပ်တဲ့လူအပ်ချက်ကိုကြည့်လိုက်လေကောင်းကောင်းနေခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းအချင်းလေကောင်းကောင်းဘုရင်လေသူတို့တော့ဘုလို့မရဘူးပေါ့နော်အဲ့ဒီတခုတော့ဒေးပြလိုက်ဒါပေမဲ့သူတို့လည်းတတမမှာတော့မဖြစ်ခြင်းဘူးလားဖြစ်တယ်လေကောင်းကောင်းနေတင်တာကတော့မပြောနဲ့ဦးစင်းချောင်းကလေးကခြေတိုင်းခြေလေးလေးဖြစ်တယ်အောက်မှာကနေရာလွတ်အများကြီးရှိတယ်ဒါပေမဲ့အဲ့ဒီအောက်မှာမနေဘူးမြေကြီးဖြစ်နေတော့မနေဘူးခွေးတွေခွေးတွေဦးစင်းနဲ့စားတော့မကြွေးပါဘူးကျောင်းကစည်းကမ်းရှိလို့မကြည့်ဘူး။ဒါပေမဲ့ဟိုးအောက်မှာမြောင်းလေးရှိတယ်။အဲ့ဒီမှာအစားတော့သောက်ဆန့်ထားတယ်။ဘယ်သူမှကြည့်တာမဟုတ်ဘူး။နော်။ခွက်လေးရှိတယ်။ဟောတွေ့တဲ့သူတွေ့တဲ့တတ္တဝါစားလို့ဒီဆိုပြီးဒီလိုတော့ထားရလိုက်တာပဲ။ဒါနဲ့အဲ့ဒီမှာခွေးသားမိလေးကောင်ပေါ့။ဦးစင်းကျောင်းပေါ်တက်တက်ပြီးတော့ကိုနေတော့တာပဲ။ဦးစင်းကတနေ့ကဟိုပြေးဒီပြေးကြီးနေရတော့ကျောင်းမှာသိမ့်ရှိဘူး။အဲ့တော့မရမကကျောင်းပေါ်တက်ပြီးနေတာပဲဒါကောင်းကောင်းမနေနိုင်ဘူးလားမိတို့ရောအဲ့ဒီတိုင်းပဲမဟုတ်ဘူးလားဟုတ်တယ်ဒါဆိုရင်ရူပခန္ဓာရဲ့တောင်းဆိုချက်ကိုမိမိတို့အားလုံးဖြည့်စည်းယုံနဲ့ဘဝကိုအဆုံးသတ်ခံလိုက်တယ်ဆိုရင်တော့တိရစ္ဆာန်နဲ့ခြားပါမလားခြားဘူးဒါပေမဲ့အဲ့ဒါအတွက်ကြောင်းကြဆိုင်နေတဲ့ပုဂ္ဂိုလ်တွေလည်းမများကြဘူးလားတကဘာလုံးကိုကြည့်လိုက်ရူပခန္ဓာရဲ့တည်ဆုံတယ်မဖြစ်နေဘူးလားဖြစ်နေတယ်ရုပ်တိတိရူပံနဲ့ဖောက်ပြန်တတ်တဲ့အတွက်ကြောင့်ရုပ်လို့ခေါ်တဲ့ဆိုတဲ့အတွက်ကြောင့်ဒီရုပ်ကြီးကဖောက်ပြန်မှာပဲဖြစ်တဲ့အတွက်အဆိုးရလားမရတဲ့ရူပခန္ဓာကြီးတစ်ခုတည်းဖြည့်စည်းပေးနေခြင်းဟာအနှစ်သာရရှိတဲ့ဖြည့်စည်းပေးခြင်းလို့ခေါ်နိုင်ပါမလားခေါ်နိုင်ဘူးဒါဆိုလို့ရှိရင်မိမိတို့ဘယ်တင်ကနေစပြီးအခုကာလအထိပေါ့အသက်ရွယ်ငယ်တဲ့သူလည်းငယ်တဲ့လျောက်ကြီးတဲ့သူလည်းကြီးတဲ့လျောက်ဦးမင်းရည်တဲ့အရွယ်ကိုရောက်တဲ့သူလည်းရောက်တဲ့လျောက်ရူပခန္ဓာရဲ့တောင်းဆိုမှုရူပခန္ဓာရဲ့အလိုကိုဖြစ်စည်းပေးနေတဲ့ဖြစ်စည်းပေးခြင်းကိုပုံစံကြောင်းပြီးတော့မလိုဘူးလားလိုတယ်တောင်းဆိုသမျှကောင်းကောင်းဝတ်ထင်လို့ဝတ်ထင်တာတွေအားလုံးကိုဖြစ်စည်းပေးနေရင်မိမိတို့ရဲ့အချင်းတွေဟာအချင်းကြီးမကုန်ဆုံးသွားနိုင်ဘူးလားမိမိတို့စားကျင်တဲ့အရာတွေကိုလိုက်လံရှာဖွေနေရင်အရေးကြီးတဲ့အလုပ်တွေကိုလွတ်ခွင့်ရပါတော့မလားမိမိတို့ကကောင်းကောင်းနေခြင်းနဲ့အဲ့ဒီနေခြင်းနဲ့အင်ကြီးအင်ကောင်းတွေရဖို့ဆိုတာကတော်တော်လေးမကြိုးစားကြရဘူးလားတိဘုံမှာနေတာနဲ့တိုက်ပေါ်နေတာနဲ့ဗာများသိထူးလဲမထူးပါဘူးဒါနဲ့ဂုံယူဝင့်ကြဖို့တော့အခွင့်အလမ်းမရဘူးလားဂုံယူခြင်းဆိုတာကကုသိုလ်လားအကုသိုလ်လားမာနတရားကိုပံ့ပိုးပေးနေတဲ့ပုဂ္ဂိုလ်တွေဟာအင်ကြီးအင်ကောင်းလိုချင်တဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မာနတရားနဲ့ဂုံယူဝင့်သားပြီးလောကအလယ်မှာရှင်ပြိုင်နေတဲ့ပုဂ္ဂိုလ်ထဲမှာဒိဗုံနဲ့နေတဲ့ပုဂ္ဂိုလ်ဖြစ်သလားအင်ကြီးအင်ကောင်းနဲ့နေတဲ့ပုဂ္ဂိုလ်ဖြစ်သလားဒါဆိုရင်ဘသူတွေဟာပုံပြီးဒုက္ခများကြတယ်လေဟုတ်ပြီအဲ့တော့အစဲပြုတ်ဒိဗုံရွှေနန်းတော်တဲ့ကြားဘူးတဲ့ဟုတ်လားဟုတ်တယ်နော်ဒါသိခြင်းအတွက်အင်မတန်ကောင်းတဲ့ဤပနစ်တစ်ခုပဲရတဲ့ဈေးလေးနဲ့နေလိုက်လေပြီးတာပဲအဲ့လိုနေနိုင်ဖို့ဦးစင်းကစစ်စင်းရဲနေဖို့ပြောတာမဟုတ်ဘူးတော့စိတ်ဓာတ်ကလေးတွေပြုပြင်ကြောင်းလေးကိုပြောတာပါလေဒီနေ့ဖောက်တော့ရကိုဝင်လာရင်ဘယ်မျိုးကြီးကိုရောက်လာသလဲလို့လူတွေကတော့ထင်ကြမှာပဲမဟုတ်ဘူးလားသိကောင်းတယ်အင်မတန်မှကြီးကျယ်ခမ်းနားတဲ့အသောဦးကြီးတွေဒီအသောဦးကြီးတွေနဲ့နေနေကြတော့ညာလေးပဲဒေတာတက်တဲ့စိတ်ထားလေးမဖြစ်အောင်တော့မိမိတို့ဘက်ကလေ့ကျင့်ပြီးဖို့လိုတယ်။ဒါနသီလဘာဝနာဆိုတဲ့ဒီကံလေးတွေထဲမှာဘာဝနာကံကိုအထွတ်ထိပ်ရအောင်မပွားများဘူးဆိုရင် ိမတန်ခံနာနေတဲ့မေတ္တာဝိဟာရီဓမ္မယုံကဲ့သို့သောဓမ္မယုံကြီးဒီပဲလေဒီပင်လျင်မိမိတို့အတွက်မိမိတို့ရဲ့တန်တရားကြီးဟာပုံစံပြောင်းသွားနိုင်တယ်တင်ကန်းကိုတွေ့တာတက်မဲ့နေတဲ့ယန္တော်ဟာပြန်လွန်သွားပြီတဲ့နောက်မှာတင်ကန်းမှာပါဠိဖြစ်ခဲ့တယ်ဘုရင်မိနေလို့မေးတာဗာလေမကြောက်ဘူးတန်းဖြစ်တယ်ဟုတ်ပြီဟုတ်ပြီတကယ်မိနေလားချက်ဘူးလားတန်းလားမသိဖြစ်နေတယ်နော်ဟုတ်ပြီတန်းဖြစ်ခဲ့တယ်နော်အဲ့တော့အဲ့ဒီတန်းဖြစ်ခဲ့တယ်ဆိုတာကအင်မတန်ကောင်းနေတဲ့သင်္ကန်းကိုတွေ့တန်းတတ်မယ်လို့မဟုတ်ဘူးလားဒါဆိုရင်ရူပခန္ဓာရဲ့တောင်းဆိုချက်ကြောင့်ဒုက္ခခံလိုက်ရတဲ့ယဟန်တော်တပါးလို့မပြောနိုင်ဘူးလားဒါဆိုရင်တရားဓမ္မတွေတရားနာပိဋကတ်တွေအဲ့ဒီလိုဒုက္ခမျိုးရူပခန္ဓာကပြီးရင်ယူမလားမယူဘူးလို့ပြောရင်တော့ခံကြတာပဲဒါပေမဲ့ဒီနေ့ပြိတ္တနေသွားပြီလို့ကြားတယ်မနေ့ကကြားရင်တော့ဂုံတလောက်တော့ဖြစ်သွားမယ်ထင်တယ်နော်ဘုသူအလိုဆန္ဒဖြည့်ဖို့သွားကြမှာလေရူပကန္နာရဲ့အလိုကိုဖြည့်ဖို့သွားကြမှာဆိုတော့အပြောနဲ့အလုံးနဲ့ညီတဲ့ပုဂ္ဂိုလ်တွေလို့ဥစဉ်ကတော့မြင်ကျင်ပါရဲ့မြင်ခွင့်ပေးကြမလားအဲပေးမယ်ဆိုရင်တော့ဥစဉ်ဒီနေ့ဟောမယ့်စကားတရားတော်ထဲမှာဖြစ်ဖွယ်သောစကားကိုဆိုခြင်းဆိုတာပါတယ်ဒီနေ့မနေတော်လဲပြပါမယ်လို့ပြောလိုက်တာပဲရင်ထဲမှာပြင်းထန်သွားတာပဲနော်ဟုတ်တယ်နော်ဒီလိုလဲအဲ့လိုနဲ့ပဲဖြစ်သိမနေကြဘူးလားဖြစ်သိနေကြတာပဲဟုတ်ပြီဒါဆိုရင်ရူပခန္ဓာရဲ့တောင်းဆိုမှုကိုသဘောပေါက်ပြီဝေဒနာခန္ဓာလို့ခေါ်တဲ့ဝေဒနာရဲ့တောင်းဆိုမှုကိုမိမိတို့အားလုံးဟာဖြစ်စည်းပေးနေရတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြတယ်။ကာယိကဒုက္ခဆိုတဲ့ရာဟာရူပခန္ဓာရဲ့တောင်းဆိုမှု။စေတသိကဒုက္ခဆိုတဲ့ရာဆိုတာကဝေဒနာရဲ့တောင်းဆိုမှုပဲ။မိမိတို့အနေနဲ့ဆန်းဆန်းသာသာနဲ့ခံစားခြင်းနဲ့ဆန်းသာတဲ့အာယုန်တွေအတွေ့အကြုံတွေကိုခံစားလို့ရူပယုံဆိုတဲ့အသင်းကောင်းကောင်းတွေကိုလည်းမြင်ခြင်းနဲ့ဒီလိုမြင်ခြင်းဒီဟူသောအကြောင်းကြောင့်မိမိတို့မှာပိဋိသောမနသစတဲ့ဝေဒနာတွေဖြစ်လာမယ်ဆိုတဲ့အတွက်ကြောင့်ဒီနေ့တရားနာပိဋကတ်တွေတော့မပါကြဘူးပေါ့ဒီနေ့ဆိုလို့ရှိရင်နှစ်သန်းတည်းရဲ့ညဆိုတဲ့အတိုင်းပဲယုဂိုဘုရားပွဲလို့ပြောတယ်အဲ့ဒီမှာဒီဆိုဒီမုတ်ကခုံနေတာတွေကိုကြည့်ရှုနေကြတဲ့ပုဂ္ဂိုလ်တွေဟာဘုသူ့ရဲ့အလိုကိုဖြစ်စည်းပေးနေကြတာလေဝိနည်းခန္ဓာရဲ့အလိုကိုဖြစ်စည်းပေးနေကြတာလေမိမိတို့အင်ပြန်ကြမယ်ဆိုတာလည်းပဲအဲ့ဒီဝိနည်းခန္ဓာကိုဖြစ်စည်းပေးဖို့ပဲမဟုတ်ဘူးလားဟုတ်တယ်ပုံစံမှန်တဲ့သောတုမှုမျှလောက်ကိုဖြစ်စည်းပေးရင်တော်တယ်ပုံစံမကျတဲ့သောတုမှုတွေကိုမိမိတို့ဖြစ်စည်းလိုက်မယ်ဆိုရင်တော့မိမိတို့ရဲ့ဝိနည်းခန္ဓာကသောတုတွေအလျောက်မိမိတို့ရရှိမယ်အကျိုးတွေကကောင်းမွန်တဲ့အကျိုးတွေမဖြစ်နိုင်ကြတော့ဘူးနော်ဒါကြောင့်မိမိတို့အနေနဲ့ရူပခန္ဓာရဲ့တောင်းဆိုမှုဝေဒနာခန္ဓာရဲ့တောင်းဆိုမှုကိုခံနေရတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အပြင်ကိုမိမိတို့ခံစားမှုတွေအာယုန်တွေကိုအမှတ်ရနေတဲ့အမှတ်မိနေတဲ့ပြင်းညက်ခန္ဓာဆိုတဲ့ခန္ဓာတစ်ခုကမိမိတို့ရဲ့ဘဝမှာမရှိနေကြဘူးလားဒီပညာကပြန်လည်ပြီးအမှတ်ရတဲ့အတွက်ကြောင့်ဒီဟာကိုပြန်လည်သုံးဆောင်ခံစားမယ်ဆိုတဲ့ဒီရဲ့တဲ့လေမိမိတို့ပြန်လဲပြီးတော့ရှောက်ဖေးခံစားနေကြတာမဟုတ်ဘူးလားဟုတ်တယ်ပြင်းရဲ့ခန္ဓာကိုပို့ပြီးတော့သဘောပေါက်နားလည်အောင်ပြောရင်မှတ်သားမှုညမကဘူးပြင်းရဲ့ခန္ဓာဟာကောင်းမွန်တဲ့ပညာတွေကိုလည်းလိုချင်တယ်အတ္တပညာရှင်လည်းဖြစ်ချင်တယ်အတ္တပညာရှင်လည်းဖြစ်ချင်တယ်ဒီလိုဖြစ်ချင်တဲ့အတွက်ကြောင့်မို့ဖြစ်စဉ်နဲ့တင်ရခန္ဓာရဲ့တောင်းဆိုချက်ကိုလည်းပဲဖြည့်ဆည်းပေးနေကြရတယ်။ဒါကြောင့်မို့ဒီနေ့ရူပခန္ဓာရဲ့တောင်းဆိုချက်လို့ခေါ်တဲ့ကောင်းကောင်းစားကျင်တာကိုအကြောင်းပြုပြီးတော့စိတ်ပျိုးရေးလုပ်ငန်းတွေကိုဘယ်လိုလုပ်ဆောင်ရမလဲဆိုတဲ့ပညာရက်တွေဟာတင်ရခန္ဓာရဲ့တောင်းဆိုမှုပဲ။စိတ်ပျိုးရေးလုပ်ငန်းတွေကိုအကြောင်းပြုပြီးရူပခန္ဓာရဲ့တောင်းဆိုမှုကိုပြန်လည်းမဖြည့်ဆည်းပေးနေကြဘူးလား။ဟုတ်ပြီတင်ရခန္ဓာရဲ့ တောင်းဆိုချက်ကိုဖြည့်ဆည်းပြီးတော့ရူပခန္ဓာကိုဖြည့်ဆည်းပေးနေကြတယ်လို့တနည်းပြောရင်ရတယ်ဒီလိုပဲအင်ဂျင်နီယာပညာရပ်တွေစိတ်ပညာရပ်တွေဟာကောင်းကောင်းနေခြင်းကောင်းကောင်းစားခြင်းကောင်းကောင်းဝတ်ခြင်းစံစံမှန်မှန်နေခြင်းနဲ့ရူပခန္ဓာရဲ့တောင်းဆိုချက်ကိုသင်ခြင်းခန္ဓာကဖြည့်ဆည်းထောက်ခံပြီးတော့ဒီနေ့ဒုလောကကြီးကျင်းနေနေကြတာမဟုတ်ဘူးလားဟုတ်တယ်အဲ့ဒီတော့သင်္ခါရခန္ဓာရဲ့သဘောကိုပြန်ကြည့်လိုက်မယ်ဆိုရင်ဦးဇင်းတို့ပုဂ္ဂိုလ်တူတူဟာလက်ရှိအခြေအနေတည်းရရမှာအစဉ်တစိုက်အမြဲတမ်းနေလိုတဲ့ခန္ဓာမရှိကြဘူးတစ်ဆင့်ဒီတစ်ဆင့်ထပ်ထပ်ပြီးတော့တိုးတိုးပြီးတော့မလိုချင်နေဘူးလားလိုချင်တယ်မိမိတို့လက်ရှိအနေထားကနေပြီးတော့နောက်ထပ်တိုးပြီးတော့လိုချင်တဲ့လိုအပ်ချက်တွေကဘယ်သူကနေထမ်းဆောင်တာလဲဆိုရင်သင်္ခါရခန္ဓာကလေထမ်းဆောင်ပေးနေတာပဲ။ဒါကြောင့်မို့မိမိတို့အနေနဲ့ကောင်းကောင်းဝတ်ခြင်းတယ်ဆိုတာကိုရအောင်ဝတ်ခွင့်ရအောင်အတွက်သင်္ခါရခန္ဓာကလေပံ့ပိုးပေးတယ်။ကောင်းကောင်းစားခြင်းတာကိုစားခွင့်ရအောင်အတွက်သင်္ခါရခန္ဓာကလေပံ့ပိုးပေးနေတယ်။ကောင်းကောင်းနေခြင်းနဲ့စတဲ့မှန်မှဖြစ်ခြင်းတယ်ဆိုတဲ့အရာတွေကိုလည်းသင်္ခါရခန္ဓာကလေဖြစ်ပြီးပေးနေတယ်။ဒါဆိုလို့ရှိရင်ခုသင်္ခါရခန္ဓာရဲ့တောင်းဆိုချက်လူသဏ္ဍာန်ကိုဖြစ်ပြီးပြနေရတဲ့ပုဂ္ဂိုလ်တွေလို့ဒါသဘောပေါက်နိုင်တော့တယ်နော်။နောက်တစ်ခုတိုးတက်အောင်ကြီးပွားအောင်သင်္ခါရခန္ဓာကပြုစုပြောင်းထုံပြောင်းထောင်နေုံနဲ့သိကြီးမကျေနပ်ကြဘူး။ဘုရားတို့စိတ်ဟာပင်ကိုယ်အတိုင်းဆိုရင်ဖြူရင်ဖြူစင်ဝင်ပြတဲ့သဘောမရှိဘူးလား။ဒါကြောင့်မို့ဖြူစင်မြင့်မြတ်တဲ့သဘောထားတွေဟာလည်းသူတော်ကောင်းတွေမှာမဖြစ်ပေါ်နေကြဘူးလား။ဒါဖြူစင်တဲ့စိတ်ရဲ့တောင်းဆိုချက်ပဲဒါကြောင့်မို့မြင့်မြတ်တဲ့စိတ်ဓာတ်တွေရှိဖို့မြင့်မြတ်တဲ့အသိဉာဏ်တွေရရှိဖို့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့ဒီခန္ဓာကတောင်းဆိုတဲ့အတွက်ကြောင့်မို့ဒီနေ့အတွေးခေါ်ပညာရက်တွေဟာပေါ်ထွန်းလာခဲ့ရခြင်းပဲဖြစ်တယ်ဒသတိကဗေဒဆိုတဲ့ပညာရက်တွေဟာလည်းဝိညာဉ်နဲ့ခန္ဓာကိုအကြောင်းပြုပြီးဖြစ်ပေါ်လာရခြင်းလည်းဖြစ်တယ်။ဒီနေ့ဘာသာရေးဘုံစုံပေါ်ထွန်းလာရခြင်းဟာလည်းပဲဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုချက်ပဲဖြစ်တယ်။ဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုချက်ဟာကောင်းတဲ့ဘက်မှာလည်းရှိတယ်။ဒါကလည်းဒီအောက်ကုသိုလ်စေတသိက်တွေရဲ့ဆယ်လယ်မှုကိုမခံရသေးတဲ့အချိန်မှာတော့စိတ်ဟာဖြူစင်နေတယ်။အခုတို့စေတသိက်တွေရဲ့ဆယ်လယ်မှုကိုခံရတဲ့အခါမှာဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုခြင်းတည်းကပုံစံမပြောင်းသွားဘူးလား။တောင်းသားကြလေ။ဒါဆိုလို့ရှိရင်ဒီနေ့အားလုံးဟာဒီခန္ဓာ၅ပါးရဲ့တောင်းဆိုချက်ဒီခန္ဓာ၅ပါးရဲ့အလိုတွေကိုဖြည့်ဆည်းပေးနေကြတဲ့လောကကြီးလို့ပြောလို့ရှိရင်မမှန်ဘူးလား။မှန်တယ်ဒီခန္ဓာ၅ပါးရဲ့ပုံစံမှန်တောင်းဆိုမှုကိုရဖို့ဆိုတာကလူတွေရဲ့ကိုယ်ချင်းတရားကောင်းမွန်ခိုင်မာမှုအပေါ်မှာများစွာနေတယ်။ကိုယ်ချင်းတရားမကောင်းတဲ့ပုဂ္ဂိုလ်တယောက်မှာရူပခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာပုံစံကျတဲ့တောင်းဆိုမှုဖြစ်တော့မလား။ဟုတ်ပြီ။ကိုယ်ချင်းတရားကောင်းနေတဲ့ပုဂ္ဂိုလ်တယောက်မှာရူပခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာပုံစံမကျဘူးဆိုရင်ဒုက္ခမပြုဘူး။ဒါဆိုရင်ပုံစံမှန်တဲ့တောင်းဆိုမှုရရှိဖို့ဆိုတာကကိုကျင့်တရားကောင်းခြင်းပေါ်မှာမှီနေတယ်။ဝိညာဉ်ခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာလည်းပဲကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်ရဲ့တောင်းဆိုမှုကပုံစံမှန်တဲ့တောင်းဆိုမှုဖြစ်တယ်။ကိုကျင့်တရားမကောင်းတဲ့ပုဂ္ဂိုလ်ရဲ့တောင်းဆိုမှုကတော့ဝိညာဉ်ခန္ဓာရဲ့တောင်းဆိုမှုကပုံစံမှန်မှာမဟုတ်ဘူး။နော်။ဒီလိုပဲသင်္ခေခန္ဓာရဲ့တောင်းဆိုမှုသင်္ခါရခန္ဓာရဲ့တောင်းဆိုမှုဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုမှုပုံစံမှန်မှုဆိုတာလည်းပဲကိုကျင့်တရားကောင်းဖို့သိလိုတယ်။ကိုကျင့်တရားကောင်းဖို့ဆိုတာကသီလဆိုတဲ့တရားတွေကိုဖြစ်ခြင်းမဟုတ်ဘူးလား။သီလကိုမဖြစ်ခြင်းဘာပဲလဲကိုကျင့်တရားကောင်းခြင်းဆိုတာကဖြစ်လာပါမလား။ဖြစ်လာဘူး။ဒါကြောင့်မို့မိမိတို့ဟာမိမိတို့ရဲ့အကျိုးစီးပွားကိုတကယ်ဖြစ်ခြင်းလေဆိုရင်ခန္ဓာ၅ပါးရဲ့တောင်းဆိုချက်တွေကိုတောင်းဆိုသမျှလူဖြစ်တရားတွေပုဂ္ဂိုလ်များပြီးပြီးကိုယ်ချင်းတရားကောင်းခြင်းဆိုတဲ့သီလကိုသောက်တည်ခြင်းနဲ့မိမိတို့ရဲ့တောင်းဆိုချက်တွေကိုထိမ့်သိမ့်ပေးဖို့ဆောက်ရှောက်ပေးဖို့တော့အရေးကြီးတယ် ဘာဖြစ်လို့လဲဆိုရင်ဥစဉ်တို့ဒီလောကလုံးမှာအနိဋ္ဌာယုံတွေညောင်များစွာဖြစ်နေတယ်ဥစဉ်တို့နိုင်ငံတိုင်းကိုတည်လိုက်မယ်ဆိုရင်လည်းဘုံစံမကြတဲ့ဖြစ်ရတွေကလည်းများစွာဖြစ်နေကြတယ်ဒါဘုံစံမမှန်တဲ့ခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုဖြည့်ဆည်းနေကြတဲ့အတွက်ကြောင့်ဒီလိုမလျော်တဲ့အနိဋ္ဌာယုံတွေဖြစ်နေရတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒိုင်းကြီးတစ်ခုကိုတိဆောက်ထားတယ်ဆိုတာကဒီဒိုင်းကြီးမှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေနဲ့တိဆောက်ထားခြင်းသာဖြစ်ပါတယ်ဒီဒိုင်းကြီးမှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေရဲ့ကိုယ်ချင်းတရားတွေကမကောင်းကြတော့ဘူးဆိုတဲ့အခါမှာကိုယ်ချင်းတရားမကောင်းတဲ့လူမျိုးများစွာရဲ့ခန္ဓာ၅ပါးကတောင်းဆိုတဲ့တောင်းဆိုချက်တွေဟာလည်းပဲပုံစံမမှန်တဲ့တောင်းဆိုချက်တွေဖြစ်လာမှာဖြစ်တဲ့အတွက်အဲ့ဒီတိုင်းကြီးဟာတုတ်တဲ့ကောင်းမွန်ပြီးတော့ငြိမ်သက်အေးချမ်းနေတဲ့တိုင်းကြီးဖြစ်ပါတော့မလားဖြစ်နိုင်တော့ဘူးဒါကြောင့်ဘဝရရှိခြင်းနဲ့အတူရရှိလာတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုပြီးပြီးတော့ဒီခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုကိုယ်ချင်းတရားနဲ့ထိန်းချုပ်ခြင်းရှိခြင်းမရှိခြင်းပေါ်မှာပြီးပြီးတိုင်းကြီးရဲ့တုတ်တဲ့မှုဆွေယုံမှုတွေဟာဖြစ်နေကြတယ်ဘုရင်တို့နည်းနည်းလေးအောက်ကိုလျှော့ချလိုက်ဒီနေ့တခုမှတုတ်တက်မှုဆွယုံမှုဖြစ်တယ်မဖြစ်ဘူးဒီခန္ဓာ၅ပါးရဲ့တောင်းဆိုမှုပုံစံကြမှာဒါလေးဒီပေါ်မှာပြီးနေတယ်မြို့တစ်မြို့ရဲ့တုတ်တက်မှုရှိမရှိခန္ဓာ၅ပါးရဲ့တောင်းဆိုချက်ပေါ်မှာပုံစံကြမှာဒီပေါ်မှာပြီးနေတယ်မိသားစုတစုမှတုတ်တက်မှုတွေရှိမရှိငြိမ်းချမ်းမှုတွေရှိမရှိဒါတွေဟာလည်းမိသားစုဝင်တွေမှာရှိနေတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုပေါ်မှာများစွာပြီးနေတယ်ဘုရင်တို့ဘောတော်ရသာသနာရိသာကြီးမှာငြိမ်သက်မှုတွေချမ်းသာမှုတွေညီညွတ်မှုတွေဒီလိုဖြစ်စီနေဖို့ဆိုတာကကိုကျင့်တရားဆိုတဲ့အရာပေါ်မှာမှီပြီးတော့ခန္ဓာ၅ပါးရဲ့တောင်းဆိုမှုတွေကိုပုံစံမှန်ပြောင်းလဲပေးလိုက်ပါမှဖြစ်နိုင်အောင်မဟုတ်ဘူးလားဟုတ်တယ်ဘုရားပွင့်တော်မူခဲ့တဲ့အိန္ဒိယတိုင်းပြည်ကြီးမှာသာသနာတော်ကြီးဟာလုံလုံကြီးမကွဲခဲ့ဘူးလားသာသနာတော်ကြီး꿰ခဲ့တဲ့အတိုင်းပဲသာသနာတော်ကြီးယက်တည်ပြီးတော့ထုံးလင်းတော့ပါခဲ့တဲ့ဇေတဝန်ကျောင်းတဲ့တော်ကြီးကဲ့သို့သောကျောင်းတဲ့ကြီးတွေဒီလိုကျောင်းတဲ့ကြီးတွေဟာလည်းတစ်ချိန်မှာပြပြုံးသွားကြတာပဲဒီလိုပဲဘုရင်တို့ဖောက်တော်ရသာသနာရှိသာကြီးဟာလည်းအရှင်အုံနဲ့တိုးတက်နေတယ်ဒီတိုးတက်မှုတွေဟာရေရှည်တည်တံ့မှုဘုရင်တို့မှာသန္ဓေများစွာရှိတယ်ဒီနေ့တရားနာသိသက်ဒီမှာလည်းဒီလိုသန္ဓေများစွာရှိမယ်တရားရှင်းနေတဲ့ကြည့်သက်ဒီမှာဒီလိုသဏ္ဍာန်များစွာရှိမယ်လို့ပြောမယ်ဆိုမမှန်ဘူးလား။ဒါဆိုရင်မိမိတို့ရဲ့ကိုယ်ချင်းတရားတွေကိုမိမိတို့ကမလုပ်ပြရမယ်။ဖြူစင်အောင်တောက်လျှောက်ပြရမယ်။အဲ့ဒီတော့မှမိမိတို့ရဲ့ခန္ဓာ၅ပါးတောင်းဆိုမှုတွေဟာပုံစံကြတဲ့တောင်းဆိုမှုတွေဖြစ်လာမှာမဟုတ်ဘူးလား။ဟုတ်တယ်။တယောက်အားနဲ့မရနိုင်ပါဘူး။အများအားနဲ့တိဆောက်ပါမှဒီလောက်ကြီးကျယ်နေတဲ့သာသနာတော်ကြီးကိုထိမ့်သိမ်းဆောက်လျှောက်လို့ရမှာ။ကြည်ဝါတုတ်တက်လာအောင်လှုပ်လို့ရမှာရေရှည်တည်တတ်နေအောင်လှုပ်လို့ရမှာဖြစ်တယ်။ဒါကြောင့်မို့မိမိတို့ရဲ့အတ္တဆိုတဲ့အရာကိုဖြည့်ဆည်းဖို့တဲ့ပရဆိုတဲ့အရာကိုဖြည့်ဆည်းမယ်လို့ဒီဘဝကလေးကိုအရင်တည်ပြီးတော့ကြိုးစားလိုက်ဖို့ကြိုးစားလိုက်ကြသံပါလို့ဦးစင်းကတော့ဆန္ဒပြုခြင်းနဲ့နော်။မိမိတို့ခန္ဓာ၅ပါးကနေတောင်းဆိုတဲ့အရာကအတ္တရဲ့တောင်းဆိုမှုမဟုတ်ဘူးလား။အတ္တရဲ့တောင်းဆိုမှုကိုပြုရင်ပရနဲ့ဆန့်ကျင်ဘက်မဖြစ်ဘူးလား။ဖြစ်ရင်အများအကျိုးကိုမဆောင်နိုင်ရင်အများအကျိုးတဲ့တည်ထောင်ထားတဲ့သာသနာတော်ကြီးဟာမကြခင်မပြတ်သုံးသွားနိုင်ဘူးလားပြတ်သုံးသွားနိုင်တယ်ဒါကြောင့်မို့အတ္တကိုချိန်မှုန်းဖို့ကြိုးစားဖို့သာသနာတော်ကြီးတဲ့ကိုရံပြူလာကြတယ်တိလာရှင်ဝတ်လာကြတယ်တရားလာအထုကြတယ်ရည်ရွယ်ချက်ကမှန်ကြတယ်ဒါပေမဲ့သက္ကာဒိဋ္ဌိဆိုတဲ့ငါဆွေးတန်လန်ရှိနေတဲ့ပုဂ္ဂိုလ်များစွာကပုံပြီးများတဲ့အတွက်ကြောင့်မို့ရူပခန္ဓာကတောင်းဆိုမှုကိုငါရဲ့တောင်းဆိုမှုလို့ဒီလိုသဘောပေါက်တယ်။ခံစားလို့တဲ့ဝိညာဉ်ခန္ဓာရဲ့တောင်းဆိုမှုကိုလည်းငါခံစားလို့တယ်ဆိုတဲ့ပုံစံနဲ့သဘောပေါက်တယ်။တိဉ္ဇခန္ဓာရဲ့တောင်းဆိုမှုကိုလည်းငါခံစားလို့တယ်ဆိုတဲ့သက္ကာဒိဋ္ဌိနဲ့ဆွေးယူတယ်။သင်္ခါရခန္ဓာဝိညာဉ်ခန္ဓာတွေလည်းဒီသဘောတိုင်းပဲမဟုတ်ဘူးလား။ဒါဆိုလို့ရှိရင်ပုဂ္ဂိုလ်တယောက်ဟာမှန်ကန်တဲ့အလို့တွေကိုလုပ်နေပြီမဲ့မိမိရဲ့မျက်လုံးထဲမှာမိမိရဲ့အတ္တကိုဖြည့်ဆည်းဖို့ရန်အတွက်ကာကွယ်ထားတဲ့ပုဂ္ဂိုလ်ချက်သိမ်းထားတဲ့ပုဂ္ဂိုလ်တရားလို့တကယ်စူးစမ်းပန်းစားလုပ်နေတဲ့ပုဂ္ဂိုလ်တရားအပေါ်မှာတော့ အထင်လွဲမှားမှုတွေမဖြစ်လာကြဘူးလားဒါအတ္တဆိုတဲ့သဘောတရားပေါ်မှာစေခံထားတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုပဲဖြစ်တာဒီလိုအရာလေးတွေဟာမိမိတို့အားလုံးမှာဖြစ်နေကြတယ်ဒါလေးတွေကိုမိမိတို့ကခဝါစပြီးတော့မမာနလေးတွေကိုချိုးနှိမ်ပြီးတော့အများအကျိုးအတွက်မိမိတို့ရဲ့ကျောရှာသက်စုပ်ွယ်ကောင်းနေတဲ့ဒီခန္ဓာကြီးကိုငါတို့အသုံးချကြတော့မင်းဒီလိုစိတ်တက်ကလေးတွေကိုပြုခင်ကြောင်းနေဖို့မကောင်းဘူးလားကောင်းတယ်တက္ကာဒိဋ္ဌိတန်လန်ရှိနေတဲ့ပုဂ္ဂိုလ်မှာမပြုတ်နိုင်တဲ့ကံဆိုတာကရှိလားမရှိဘူးအမိကိုလည်းတတ်ရဲအဖကိုလည်းတတ်ရဲယန္တာကိုလည်းတတ်ရဲဆရာရှင်ကိုသိသိကြည်အောင်လည်းလုပ်ရဲတန်ဃာကိုလည်းတင်းခွဲရဲဒီလိုအလုံးတရားကြီးကျယ်တဲ့ဂရုကံကြီးတွေကိုထူထောင်နိုင်တဲ့ထူထောင်ဝန်းတဲ့ပုဂ္ဂိုလ်များဟာပုထုဇဉ်လို့ခေါ်တဲ့တက္ကာဒိဋ္ဌိတန်လန်းရှိတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ကြောင့်မှားနိုင်တဲ့ပုဂ္ဂိုလ်တွေလို့ပြောရင်မရဘူးလားမှားနိုင်တယ်ဆိုတာကိုမှားနိုင်တယ်သိဖို့လိုတယ်မှားတော့မယ်ဆိုတဲ့တောင်းဆိုချက်တွေကိုတတိရှင်ပြီးထိန်းလိုက်ရင်မရဘူးလားအပမဒေနသမ္ပါဒိတာလို့ပြောတဲ့စကားဟာအကျိုးစီးပွားရှိဖို့ရန်ပြောတဲ့စကားမဟုတ်ဘူးလားမိတို့ရဲ့ခန္ဓာ၅ပါးကပုံစံမမှန်နဲ့တောင်းဆိုမှုတွေဖြစ်လာတဲ့အခါမှာအပမာဒတရားလို့ခေါ်တဲ့မမိမလျော်ခြင်းတတိတရားကိုလက်ခံထားတဲ့ပုဂ္ဂိုလ်တယောက်ဟာကာယကံမလျော်မှုဝစီကံမလျော်မှုတွေဖြစ်ပါတော့မလားမဖြစ်တော့ဘူးဒါဆိုရင်မိမိတို့အတူတကွနေချင်းရှင်တွဲနေနိုင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းမှာငြိမ်းချမ်းမှုတွေဤတမ်းမှုတွေချမ်းသာမှုတွေများစွာမဖြစ်လာနိုင်ကြဘူးလားဒါဆိုလို့ရှိရင်ဒီနေ့ဒီလောကလိုငြိမ်းချမ်းမှုဆိုလို့ရှိရင်မိမိတို့ရဲ့ခန္ဓာ၅ပါးတောင်းဆိုမှုတွေကိုပုံစံမှန်နဲ့လေ့တင်ပေးဖို့ထိမ့်သိမ့်ပေးဖို့ဆောက်ရှောက်ပေးဖို့ချိုးနှိမ်ပေးဖို့မလိုဘူးလားလိုတယ်ဒါကြောင့်လည်းဟိုးဦးချင်းတို့အင်္ဂလိပ်ဆရာဆရာဘုရားနဲ့သင်ကြားပေးနေတဲ့ရှင်တုံးကပေါ်နေတတိယအကျိုးရှိစေခြင်းကဆိုပြီးတော့ကောင်းမွန်တဲ့စာစဉ်ကလေးတွေကိုစုစည်းပြီးတော့ထုတ်ပေးခဲ့ဘူးပါလေ။အဲ့ဒီအဲမှာစာသားလေးတစ်ခုကိုပေါ့ဦးစင်းတို့နည်းနည်းလေးပြောချင်တယ်။ States are made not from rocks and trees, but from the characters of their citizens လို့ပြောတယ်။ဘာပြောလဲ? States are made တိုင်းပြည်ကိုတည်ဆောက်ထားတယ်Not from rocks and trees. ကြောက်ခဲတွေနဲ့တစ်ပင်တွေနဲ့တိောက်ထားတာဟုတ်လားမဟုတ်ဘူး But from the characters of their citizens. သူတိုင်းပြည်မှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေရဲ့ကိုယ်တင်တရားပေါ်မှာမိပြီးတော့တိုင်းပြည်ကိုတိောက်ထားတာမဟုတ်ဘူးလားဒါကြောင့်မို့ဒီခန္ဓာ၅ပါးရဲ့တောင်းဆိုမှုဆိုတာကကိုယ်တင်တရားကိုအခြေခံပါမှကောင်းနိုင်တဲ့အတွက်ကိုယ်တင်တရားမှုအခြေခံပြီးတော့မထားတဲ့တိုင်းပြည်ဒေမာရှိတဲ့ပုဂ္ဂိုလ်တွေရဲ့တိဆောက်မှုဟာကောင်းမွန်တဲ့တိုးတက်တဲ့ကြီးပွားတဲ့အေးချမ်းတဲ့တိုင်းပြည်တစ်ခုမဖြစ်လာနိုင်တော့ဘူးနော်ဒါကြောင့်မို့ပြီးငယ်တဲ့အဖွဲ့အစည်းကနေတစ်ဆင့်ကြီးကျယ်တဲ့တိုင်းပြည်များအထိတစ်ကမ္ဘာလုံးနဲ့ခြုံပြီးကြီးလိုက်နေဆိုရင်မိမိတို့ရဲ့ကိုယ်ချင်းတရားဤပေါ်မှာမြည်နေတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုကလေးတွေကိုဖြစ်ပေါ်ရန်အတွက်တတိရှိရှိနဲ့ချိုးသားကြပါလို့ဥစဉ်တိုက်တွန်းပါမယ်နော်။ဟုတ်ပြီဥစဉ်တို့ကောင်းမွန်တဲ့လူဝန်ကျင်ကြီးဖြစ်အောင်ဘယ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လဲ။ဘယ်လိုအပ်ချက်ကိုဖြည့်ဆည်းပေးလိုက်မယ်ဆိုရင်တော့ကောင်းမွန်တဲ့လူဝန်ကျင်ကြီးတစ်ခုဖြစ်လာမယ်။တင်းကျယ်တဲ့ဝန်ကျင်ကနေစကြီးကျယ်တဲ့ဝန်ကျင်တိတိုင်းပြည်တိကဘာလုံးတည်ရည်ရွယ်ပြီးပြောတာပါဘုရင်တို့ခန္ဓာ၅ပါးကိုတမိပြောရင်ရုပ်နာနာသားလို့ပြောရင်မရဘူးလားဒါဆိုရင်ရုပ်ပိုင်းဆိုင်ရာလူအပ်ချက်တွေကိုဖြည့်ဆည်းဖို့ဆိုတဲ့အပိုင်းလို့ပြောလို့ရတယ်လို့ဉာဏ်ခန္ဓာ၄ပါးကိုနံပိုင်းဆိုင်ရာကိုဖြည့်ဆည်းဖို့လိုတဲ့အပိုင်းလို့တနည်းပြောလို့မရဘူးလားရတယ်ရုပ်ပိုင်းဆိုင်ရာလူအပ်ချက်တွေကတော့အလုံးဖြည့်ဆည်းကြရပါပါဘဝရှိရင်စားဖို့လိုတယ်နေဖို့လိုတယ်ဝတ်ဖို့လိုတယ်ကြမ်းကြမ်းမှန်မှန်နဲ့နေထိုင်နိုင်ဖို့လိုတယ်ဒီလောကထဲမှာနေထိုင်တဲ့ပုဂ္ဂိုလ်တွေမှလိုအပ်တာမဟုတ်ဘူးဒီနေ့တရားအားထုတ်နေတဲ့ဦးစင်းတို့တွေဟာလည်းပဲတက္ကရာကမှာအပေါင်းတော်ကောင်းတွေရဲ့ပစ္စည်းလေးပါထောက်ခံမှုပေါ်မှာမမီခိုနေရဘူးလားမီခိုနေရတယ်ဒါကြောင့်မို့ အလုံးဟာကိုင်းကျွမ်းပြီးကျွမ်းကမ်းပြီးသွားနေကြတဲ့အတွက်ကြောင့်ဆက်မြတ်တတနဲ့လှူဆောင်ဖို့ကတော့လိုတယ်တိရစ္ဆာန်တွေနဲ့လိုအပ်တဲ့ဒီလိုအပ်ချက်တွေကိုလောက်ပဲဗရဏပြုပြီးတော့စိတ်ရဲ့လိုအပ်ချက်တွေကိုမိမိတို့ကလက်လျှူရှုထားမယ်ဆိုရင်တော့မလျော်ဘူးလို့ပြောရမှာဖြစ်တယ်နော်အဲ့တော့စိတ်နှလုံးရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားကိုဟောဖို့ကဗရဏရည်ရွယ်ချက်ဖြစ်ပါလေဘုရားတို့ဒီနေ့လောကကြီးမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေပေါ့ဒုတိယထဲနဲ့နေထိုင်လို့ရတယ်သဘောမရှိဘူးအများနဲ့ပေါင်းစည်းပြီးတော့နေထိုင်ကြရတယ်အများနဲ့ပေါင်းစည်းပြီးအလုပ်တွေကိုလုပ်ကံကြရတယ်အဲ့လိုလုပ်ကံကြရတဲ့အခါမှာလူတွေရဲ့စိတ်နှလုံးမှာလိုအပ်နေတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့တိတ်လိုတယ်လူတွေဘာတွေလုံနေကြသလဲဒီလိုအပ်ချက်တွေကိုမိမိတို့ကဖြည့်ဆည်းတတ်ဖို့လိုတယ်မိမိဖြည့်ဆည်းတတ်ရင်မိမိရဲ့ချမ်းသာခြင်းဖြစ်တယ်လို့သူတစ်ပါးရဲ့ချမ်းသာခြင်းလည်းဖြစ်တယ်။အဲ့ဒီဖြည့်ဆည်းမှုတွေကိုဖြည့်ဆည်းပေးဖို့ရန်အတွက်ဘယ်လိုပုံစံနဲ့ဖြည့်ဆည်းပေးရမလဲဒီလိုမြတ်စွာဘုရားဟောထားတယ်ဆိုရင်ဦးဇင်းတို့အင်္ဂုတ္တရနိကေမှာပေါ့စုတ်ကနိဗ္ဗာန်မှာဦးဇင်းတို့သင်္ကဝုတ္ထုသုတ်တံဆိုပြီးသုတ်တံလေးတစ်ခုလာထားပါတယ်နော်။အဲ့ဒီသုတ်တံမှာမြတ်စွာဘုရားဗာမိတယ်လေ။သတ္တရိမာနိဘိက္ခဝေသင်္ကဝုတ္ထုနိကတမာနိသတ္တာရိဘိက္ခဝေစိတ္တယံတုသင်္ကဝုတ္ထုနိကြီးမြောက်သောသင်္ကဝုတ္ထုတို့သည်ဤမာနိသတ္တာရိဤလေးမျိုးတို့ပါသည်ကြီးမြောက်သောသင်္ကဝုတ္ထုဆိုတာကဤလေးမျိုးတို့ပါပဲလို့မြတ်စွာဘုရားရှင်ပြောတယ်ကတမာနိသတ္တာရိအဘယ်လေးမျိုးတို့နည်းဟုမူကားထာနံတရားဝုသရတာသရိယာသမာနတတာထာနံပေကံစံတေခြင်း၎င်းတရားဝုသံဖြစ်ပွဲစကားကိုဆိုခြင်း၎င်းအထာသရိယာသူစီဝါကိုခြင်းခြင်း၎င်းသမာနတတာကုတုထာခြင်းဝါပြဝေခံစားခြင်း၎င်းဤမာနီဤတရားတို့သည်သင်္ကဝုထုနိစီမြောင်ကြောင့်သင်္ကာဝုထုတို့မိကုန်၏ဒီမာနိကောဘိက္ခဝေသတ္တာရိသင်္ကာဝုထုနိတိဘိက္ခဝေသံဃာဘိက္ခုရှုလိရှိကြကုန်သောစေတယံတို့ဒီမာနိသတ္တာရိဒါနပယဝုသံအတ္တစရိယသမတမနတတာဟုသောဤတရားလေးပါးတို့သည်သင်္ကာဝုထုနိသင်္ကဝုထုတို့မိကုန်၏ဟူ၍တထာလူနတ်တို့၏ဆရာမြတ်စွာဘုရားသည်ဝောတာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူဖြစ်ပါ၏တည်ဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာသုရိခန္ဓာ၅ပါးကိုရရှိထားကြတဲ့အတိုင်းပဲဒီခန္ဓာတွေကတောင်းဆိုနေတဲ့ပုဂ္ဂိုလ်များလာဖြစ်ကြတဲ့အတွက်ဒီလိုတောင်းဆိုမှုတွေကစိတ်ကနေဖြစ်ဆော်လို့ဖြစ်ပေါ်လာတဲ့တောင်းဆိုမှုတွေမဟုတ်ဘူးလားဒါတနည်းပြောရင်စိတ်ရဲ့လိုအပ်တယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီရူပခန္ဓာရဲ့လိုအပ်တယ်လို့ခေါ်တဲ့ကောင်းကောင်းစားကြတဲ့ပုဂ္ဂိုလ်များသတ္တယုံကိုဒေတာတက်နေတဲ့ပုဂ္ဂိုလ်များကိုသတ္တယုံကိုဖြစ်စီပေးလိုက်ခြင်းဆိုတဲ့အရာကိုပြုခြင်းဟာဒါနပုဂ္ဂိုလ်ပြုခြင်းပဲသင်္ကဝုတ္ထုထဲကဒေကံဆွဆဲခြင်းဆိုတဲ့အမှုကိုပြုခြင်းပဲဘုရားတို့ဖျားလက်တဲ့တော်တော်ကလည်းပဲသောတရားကတက်ပါရပြတယ်ပုဂ္ဂလတက်ပါရလည်းပြတယ်အာဟာရဘောဓနာတက်ပါရကမပြတဲ့အတွက်ကြောင့်တရားတူမရခဲ့တဲ့ပုဂ္ဂိုလ်တရောကောင်းပုဂ္ဂိုလ်ကြီးများစွာမရှိခဲ့ဘူးလားမာတိကမာတာဆိုတဲ့ပုဂ္ဂိုလ်ကဲ့သို့သောတရောကောင်းပုဂ္ဂိုလ်သူအဘိညာဉ်လေးရပြီးတော့မိမိရဲ့သာတော်ယဟန်တော်တွေရဲ့လိုအပ်ချက်ကိုမိမိရဲ့ဉာဏ်နဲ့ပိုင်းခြားပြီးသိတဲ့အတွက်ကြောင့်ဖြည့်ဆည်းပေးလိုက်တဲ့အတွက်ဒီဟန်တော်တရားဟန်တော်ဖြစ်သွားကြဘူးလားဟုတ်ပြီဒါကြောင့်မို့ ဒါနဆိုတဲ့ဒိဂံဆုံးကျခြင်းဆိုတဲ့အပိုင်းမှာကောင်းမွန်တဲ့ရတယုံတွေဟာလေတရားတူရဖို့ရန်အတွက်များစွာမလိုနေဘူးလားလိုနေတယ်ဒါကြောင့်မို့ကြီးမြောက်ဆုံးသင်္ကဝတ္ထုကိုဖြည့်ဆည်းလိုက်ခြင်းဟာလိုအပ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးရဲ့အလိုကိုဖြည့်ဆည်းပေးလိုက်တာမဟုတ်ဘူးလားဘောဓနာတက်ပါရညှပ်သွားပြီဆိုတဲ့အခါမှာဒီဘောဇင်ကိုတောင်းပြုပြီးတော့စိတ်ပြေရနေတဲ့အေဂျန်ဒီတရားရှင်တဲ့အခါမှာဘုံစွာမဓမ္မတိတွေနဲ့ထူထောင်နိုင်ကြတဲ့အတွက်ကြောင့်မို့ဒီလိုမှုဟာတရားရှင်ကြံနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲသူတို့ရဲ့စိတ်နှလုံးတွေကိုဖြည့်ဆည်းပေးတယ်ဖြည့်ဆည်းတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်လူပုဂ္ဂိုလ်တွေအချင်းချင်းမှလည်းပဲစင်ရနမ်းပါနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်မိမိတို့ကသူတို့ထက်ပိုပြီးပြည့်စုံနေကြတယ်ဆိုလို့ရှိရင်မိမိတို့ဘက်ကလည်းဒီရားလေးတွေကိုဖြည့်ဆည်းပေးဖို့မလိုဘူးလားဒီလိုဖြည့်ဆည်းပေးမှုလေးတွေကိုဖြည့်ဆည်းခံရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးတွေဟာအေးချမ်းသွားကြဘူးလားအေးချမ်းသွားတယ်ဆိုလို့ရှိရင်ငတ်မခံပါမှုဆိုတဲ့ຢာကမိမိနဲ့ဆက်ဆက်နေတဲ့ပုဂ္ဂိုလ်တွေမှာမဖြစ်ကြတော့ဘူးဆိုရင်သူတို့ရဲ့ကိုယ်ချင်းတရားတွေဟာလည်းပဲကောင်းလာဖို့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မို့မိမိတို့ဘလောက်ပဲရှာဖွေထားကြပါစေနောက်ဆုံးတော့မိမိတို့အားလုံးကိုချမ်းသာခဲ့ကြရမှာပဲမိမိတို့မရှိတဲ့တောင်မှဘုံစံမကြတဲ့သုံးဆောင်မှုကိုသုံးဆောင်ပြီးတော့ဖြုံးတိမဲ့ပုဂ္ဂိုလ်တွေလက်မှာချမ်းသာခဲ့ကြရမှာပဲဒါကြောင့်မို့လူသားတွေရဲ့စိတ်နှလုံးကိုဖြည့်ဆည်းပေးနိုင်တဲ့ဖြည့်ဆည်းပေးမှုကိုနှောင်းပါနေတဲ့ပုဂ္ဂိုလ်တွေနှိမ့်ချနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမြင့်မြတ်နေတဲ့ပုဂ္ဂိုလ်တွေကဖြည့်ဆည်းပေးခြင်းဖြင့်သူတို့ရဲ့စိတ်နှလုံးလေးတွေကိုအေးချမ်းသွားအောင်လုပ်ဖို့ရန်အတွက်လူသားဆန်တဲ့ပုဂ္ဂိုလ်များမှာတာဝန်မရှိနေဘူးလားရှိတယ်ဒါခန္ဓာ၅ပါးရဲ့ပုံစံကြတဲ့တောင်းဆိုမှုဖြစ်ပေါ်လာရင်အတွက်အထောက်အကူတစ်ခုဖြစ်ပါလေဒီလိုပဲနေမှုဝတ်မှုကျန်းကျန်းမာမာနေထိုင်မှုဆိုတဲ့တောင်းဆိုမှုတွေကိုလည်းပဲလူကျင်ကြတော့ညာလည်းပဲမရတဲ့ပုဂ္ဂိုလ်ရှိတယ်လို့ရတဲ့ပုဂ္ဂိုလ်လည်းရှိတယ်ကံအားလည်းသာရနေကြတယ်လို့ပဲပြစ်စုံပံကံတွေရဲ့အထောက်ပံ့မပြည့်စုံမှုကြောင့်လည်းမရတဲ့ပုဂ္ဂိုလ်တွေလည်းရှိနေကြတဲ့အတွက်တရားတွေကိုလိုအပ်နေတဲ့ဒီပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်ယောဂီပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်ဒီလောက်ရှင်ပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်ဓမ္မဋ္ဌိပုဂ္ဂိုလ်တွေယဟန်ယောဂီစတဲ့ပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်မိမိတို့ပဲကံနေပြီးတော့ယဟန်ဆိုလည်းယဟန်နဲ့သက်ဆိုင်တဲ့ပရိက္ခာတွေကိုဖြစ်စည်းပေးတဲ့လူတို့နဲ့လူတို့နဲ့သက်ဆိုင်တဲ့အသုံးဆောင်ပစ္စည်းတွေကိုဖြည့်ဆည်းပေးခြင်းဆိုတဲ့အရာကသူတို့ရဲ့စိတ်နှလုံးရဲ့လိုအပ်ချက်နှလုံးသားရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးလိုက်နိုင်တဲ့အတွက်ကြောင့်ဒီလိုဖြည့်ဆည်းမှုတွေကိုဖြည့်ဆည်းပေးဖို့ရတဲ့အတွက်လိုအပ်တယ်။နောက်တစ်ခုကဒီလိုဖြည့်ဆည်းပေးမှုတွေကဒီသားစုတစ်ခုထဲမှာလည်းအလိုလျောက်တာရှိနေနေကြပြီးဖြစ်ပါရဲ့။ဒါပေမဲ့ဦးဇင်းတို့ပို့ပြီးတော့လူတွေရဲ့စိတ်နှလုံးကိုခံစမ်းသွားစေနိုင်တဲ့ဖြစ်ပြီးမှုပုံစံတွေကိုတော့ဦးဇင်းကပို့ပြီးဖြည့်ဆည်းပေးစေခြင်းနဲ့သက်ဆောင်ပေးခြင်းဆိုတဲ့အရာဟာလည်းပဲဒီလိုသင်္ခါဝတ္ထုတွေကပုံစံတစ်ခုပါပဲပေးကမ်းဆောင်ကျဲခြင်းထဲမှာပါပါတယ်ဒါပေမဲ့ဒီလောကမှာပေးကမ်းဆောင်ကျဲကြတဲ့ပုံစံကိုပြန်ကြည့်လိုက်ရင်အရာတစ်ခုနဲ့အရာတစ်ခုကိုလဲလှယ်ကြတဲ့ပုံစံမျိုးပဲမများကြဘူးလားမိမိဒါကိုပေးမယ်ဆိုရင်တစ်ချိန်မှာသူစီကဒီဟာတော့ပြန်ရမှာပဲဆိုတဲ့ဒီလိုမျိုးမျှော်လင့်ချက်မျိုးနဲ့ဒီလောကကြီးရဲ့မှာပေးကမ်းနေကြတာမဟုတ်ဘူးလားဟုတ်တယ်ဒီလိုပေးကမ်းမှုကတော့ဒီလောကကြီးရဲ့မှာနေထိုင်တဲ့ပုဂ္ဂိုလ်များအတွက်လုပ်ရည်ကြတဲ့အလုပ်တွေပဲဒါပေမဲ့ဦးဇင်းတို့ပါရမီမြောက်တဲ့ပေးကမ်းဆွန့်တဲမှုပုံစံကိုဒီလောကနေထိုင်တဲ့လူတော်ကောင်းတွေတိုင်းလုပ်ရည်ကြတာကိုဦးဇင်းသိနေပါတယ်တွေ့လေတွေ့ဘူးပါလေဒီမိဘကဒီအရာတခုကိုသူတစ်ပါးလိုအပ်တဲ့အတွက်ကြောင့်ဖြည့်ဆည်းပေးလိုက်တယ်ဒါပေမဲ့ကျန်လေပြီးတော့ညှို့နှင့်ကျန်ဆိုတာသူမထားတာဘူးပုဂ္ဂိုလ်တယောက်မှလိုအပ်တဲ့တခုပြည့်စုံသွားပြီပြည့်စုံသွားပါစေဆိုတဲ့စေတနာဆန္ဒကသူ့မှာအဓိကရှိနေတယ်အဲ့ဒါလိုအနှောင်ဖွင့်ကင်းတဲ့ပါရမီမြောက်တဲ့ဒီကံဆွန်ကျဲမှုပုံစံမျိုးကိုသာဦးဇင်းကပို့ပြီးလုပ်စီခြင်းတယ်ဓမ္မတာမိမိတို့ရခဲ့တဲ့ဘဝလေးမှာရခဲ့တဲ့အဆင့်လေးတွေကိုကျင့်ပြီးတော့ဒီကံဆုံးခြင်းချင်းဆိုတဲ့ဒါနမှုကိုဖြည့်ကျင့်ကြမှာဖြစ်ကြတယ်ဖြည့်ကျင့်ခွင့်ကြမှာလည်းဖြစ်တယ်အဲ့လိုမိမိတို့ဒီကံဆုံးခြင်းတဲ့ဆုံးခြင်းမှုတွေမှာတစ်ခါတည်းမှာ လူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ယောဂီပုဂ္ဂိုလ်တွေပဲဖြစ်ဖြစ်သူတို့ရဲ့နှလုံးသားမှာလိုအပ်နေတဲ့တောင့်တဇတိတွေရှိတယ်။သူတို့နှလုံးသားရဲ့အာဟာရလေးတွေကိုဖြည့်ဆည်းပေးဖို့ရန်အတွက်မိမိတို့ဘက်ကနေစူးစမ်းပေးဖို့ကောင်းတယ်။ဘယ်လိုစူးစမ်းမလဲ။အင်မတန်မှလေးနက်တဲ့အသိဉာဏ်လေးကိုဖြစ်ပေါ်စေတတ်တဲ့စောင်းကောင်းလေးတွေကိုသူတို့ကပေးကမ်းဆင်ခြင်ခြင်းဆိုတာလူတန်းချင်းဆိုတဲ့အရာတွေကိုမိမိတို့ပြုမယ်ဆိုရင်ပေါ့တတော်ကောင်းတွေပြောကူတယ်အတိညာရှိတဲ့လူဖြစ်မယ်ဆိုရင်တော့ရည်ရှိခံပြီးတော့တသက်လုံးအကျိုးများစေတဲ့သာအုပ်သာတန်းတွေကိုလူတန်းပေးကမ်းခြင်းဆိုတဲ့အရာကိုပြုကြပါလားတဲ့ဘုရားကဲ့သို့သောအရာတွေစားသောက်ကဲ့သို့သောအရာတွေကနေ့စဉ်နေ့စဉ်လိုအပ်တယ်မှန်တော်များလည်းပဲစားပြီးဂုဏ်သွားကြတာပဲတကယ်ဖြစ်တဲ့ပေးဖို့လိုတာကသူတို့ရဲ့စဉ်နှလုံးမှာလိုအပ်နေတဲ့လိုအပ်ချက်လေးတွေကိုသာကောင်းပေကောင်းလေးတွေနဲ့ဖြစ်တင်ပေးလိုက်မယ်ဆိုရင်သူတို့ရဲ့လိုအပ်ချက်လေးတွေကတစ်သက်ကလေးပြည့်စုံသွားရင်စိတ်ထားလေးတွေကိုသုံးမှတ်တဲ့ပုဂ္ဂိုလ်ကြီးဖြစ်သွားမယ်ဆိုရင်ဒါဟာသိကောင်းပါလေ။ဒါကြောင့်မို့မိမိတို့အနေနဲ့ဒူးနဲ့ဒူးတယောက်နဲ့တယောက်တစ်ပါးနဲ့တစ်ပါးသက်ဆောင်လေးတွေဒါမို့လို့ရှိရင်ပေကံဆွန်ကျဲခြင်းဆိုတဲ့အရာလေးတွေကိုလုပ်မယ်ဆိုရင်အင်မတန်ကောင်းမွန်တဲ့သာကောင်းပေကောင်းလေးတွေကိုမိမိတို့ကလည်းဖတ်ရှုမယ်အဲ့ဒီကောင်းမွန်တဲ့စောင်းလေးတွေကိုတစ်ဖက်သူတွေကိုလည်းပြန်လည်ပြီးတော့ပေးကမ်းဆောင်ကျဲခြင်းဆိုတဲ့အရာလေးတွေကိုလုပ်ပေးဖို့သူအပ်တယ်။ဘုရင်ရဲ့အင်္ဂလိပ်စာဆရာဖြစ်တဲ့ပုဂ္ဂိုလ်ကတော့ဘုရင်သူဒီမှာအင်္ဂလိပ်စာစာကိုသင်နေတဲ့အချိန်မှာဘုရင်ကစကားလေးတစ်ခုပြောခဲ့ဘူးတဲ့။ဒါလေးဒီနေ့ကြည့်တော့သတ်မိနေတယ်။ဘာပြောလဲဆိုတော့ Don't read good books လို့ပြောတယ်တရားနာပိပံဘယ်လိုနားလဲစောင်းကောင်းတွေမဖတ်နဲ့တဲ့ဘုရင်အဲ့လိုကြားတော့စိတ်ထဲတမျိုးဖြစ်သွားတယ်စောင်းကောင်းတွေကဖတ်ဖို့မလိုဘူးလားတို့လေဒါမဲ့သူဆက်ပြီးပြောတယ် please read the best book အကောင်းဆုံးစောင်းတွေကိုဖတ်ပါဘာဖြစ်လို့လဲတက်တန်းကတူပါလေစောင်းကောင်းတွေလိုက်ဖတ်နေသောအမြဲတမ်းအကောင်းဆုံးဆိုတဲ့သာဝတိလေးလွတ်သွားလိမ့်မယ်။ဒါလည်းပဲရှုတော်တစ်ခုကလည်းမှန်ပါတယ်။ဒါကြလို့သာဝတိအလုံးကိုဘယ်လိုမှလက်လန်းမီအောင်ဖတ်လို့မရနိုင်ဘူး။အဲ့တော့အမြဲတမ်းကောင်းမွန်တဲ့သာဝတိလေးတွေဟာဘယ်လိုသာဝတိလေးတွေပါလဲလို့သိဖို့ရန်ဆိုတာလေဒုတိယဆုံးနားလည်ဖို့ခက်တယ်။အဲ့တော့သာပြေဖတ်ရှုတဲ့အလေးအထားများတဲ့ပုဂ္ဂိုလ်တွေကိုမိမိတို့ကဘယ်လိုသောက်လေးတွေဖတ်ရမလဲလို့ဒီလိုပြေးလိုက်ချင်းဆိုတဲ့ပုဂ္ဂိုလ်ပြုလိုက်တယ်ဆိုရင်မိမိတို့အတွက်အင်မတန်မှထက်တန်တဲ့သောက်လွန်တရာကောင်းမွန်တဲ့သောက်လေးတွေအကောင်းဆုံးဆိုတဲ့သောက်လေးတွေကမိမိတို့ဒီကိုရောက်လာကြမှာဖြစ်တယ်မိမိတို့ကိုယ်တိုင်လည်းဖတ်ခွင့်ရသလိုသူတစ်ပါးတွေကိုလည်းဖတ်ခွင့်ပေးနိုင်ကြမှာဖြစ်ပါတယ်နော်ကဲသင်္ကမုတ္တတဲကဒါနဆိုတဲ့ဒီကံဆင်ခြင်းခြင်းအပိုင်းကိုတော့ဦးဇင်းဒီလောက်ပဲပြောချင်တယ်တရားဝတ်ဆံလို့ခေါ်တဲ့ချစ်ဖွယ်စကားကိုဆိုခြင်းတဲ့ဒါကိုအထကရာကလည်းဘယ်လိုဖွင့်တယ်လဲဆိုရင်တရားဝတ်ဆံတိတိယဝတ္တနံတဲ့တရားဝတ်ဆံဆိုတာဘာကိုပြောတယ်လဲတိယဝတ္တနံချစ်ဖွယ်သောစကားကိုပြောဆိုခြင်းလို့ဒီလိုပြောတယ်ဆက်ပြီးတော့ဘာဖွင့်ထားတယ်လဲဆိုလို့ရှိရင်အချို့ပုဂ္ဂိုလ်တွေကပြည့်စုံနေကြတယ်ဘေကံဆွန်ကျဲခြင်းကိုတိတ်အလိုမရှိဘူး။သူတို့လိုချင်တာသူတို့တောင်းတနေတာသူတို့စိတ်နှလုံးမှာလိုအပ်နေတာကချစ်ဖွယ်သောစကားကိုကြောဆူခြင်းကိုသူတို့ကညွန်စွာတောင်းတကြတယ်။ဒီနေ့တရားနာပြည့်ပတ်ခြင်းမှာလည်းပဲအဲ့လိုချစ်ဖွယ်တဲ့စကားကိုညွန်နဲ့တောင်းတနေတဲ့ပုဂ္ဂိုလ်ကြီးများစွာရှိလိမ့်မယ်လို့ပြောရင်မှန်ဘူးလား။အဲ့လိုချစ်ဖွယ်သောစကားကိုကြောဆူခြင်းမခံရတဲ့အတွက်ကြောင့်စိတ်နှလုံးတွေညှိုးနှံပင်ပန်းပြီးတော့နေထိုင်နေကြရတဲ့ပုဂ္ဂိုလ်တွေလည်းများစွာမရှိကြဘူးလားဒီလောကမှာသာသမီတွေကိုပဲကြည့်ကြည့်လူငယ်တွေကိုပဲကြည့်ကြည့်ဒီလောကနေထိုင်နေပုဂ္ဂိုလ်တွေကိုပဲကြည့်ကြည့်ရူပခန္ဓာရဲ့တောင်းဆိုချက်ကိုဖြည့်ဆည်းပေးဖို့ရန်ဗဒါနအဖြစ်နဲ့ခေါင်းထဲမှာမထည့်ထားကြဘူးလားမိဘတွေကိုကျေးဇူးပြန်ဆက်တယ်ဝေတွေကိုသိတယ်အင်္ဂငွေပေးထားပြီးပြီပဲပြည့်စုံအောင်ထားထားပြီးပြီပဲဒီလိုပုံစံနဲ့ရှားပွေပြီးတော့ဖြည့်ဆည်းပေးတာအစားအသောက်တွေနဲ့ဖြည့်ဆည်းပေးတယ်အဖို့ထည်တွေနဲ့ဖြည့်ဆည်းပေးတယ်ဒ ဒါပေမဲ့မိဘတွေကိုခြေငံတဲ့သကလုံးလေးတွေနဲ့ပြောဆိုဆက်ဆံဖို့ရန်အတွက်တော့မပြက်ကွက်နေကြဘူးလားအဲ့ဒါလို့ပြက်ကွက်နေတဲ့ပြက်ကွက်နေသူတို့ရဲ့ရုပ်ခန္ဓာရဲ့တောင်းဆိုမှုကိုဖြစ်စည်းပေးခြင်းဟာမိဘတွေစိတ်နှလုံးကိုအေးချမ်းစေနိုင်တယ်လို့တရားနာသိတာထင်လားလုံးဝမဖြစ်နိုင်နော်ဒါကြောင့်မို့ဘုရားတို့အဲ့ဒါကြီးကလောကကြီးထဲမှာတော်တော်ဖြစ်နေကြတယ်သာသမီတွေဘက်ကယေရှုသက်တဲ့နိလန်းတွေဟာလည်းသုံးစံသိမကြဘူးမိဘတွေကိုမစင်မငန်နဲ့ပြန်ပြီးတော့ပြောကြလဲပြောတယ်မိဘတွေကိုဂယုမဆိုင်တဲ့ပုံစံမျိုးနဲ့တုံ့ပြန်ခြင်းလည်းပဲတုံ့ပြန်ကြတယ်ဒီလိုတုံ့ပြန်ကြတယ်ဆိုတာကချစ်ဖွယ်သောစကားကိုမိမိတို့ကမပြုကြခြင်းလည်းဖြစ်ပါတယ်ဒီလိုချစ်ဖွယ်သောစကားကိုမပြုတဲ့အတွက်ကြောင့်ဒီလိုမျိုးနှလုံးမသားမယားဖြစ်နေတဲ့ဒုတိယဒုမတွေရဲ့ဘဝဟာဘလို့မှမအေးချမ်းကြဘူးဒီပုဂ္ဂိုလ်ကြီးဒီလိုစိတ်မျိုးနဲ့သာနောက်ဆုံးမှဒီကံဤမှာဒီလိုစိတ်မျိုးတွေသာပေါ်လာကြတယ်ဆိုရင်သူတို့ရဲ့ဘဝကူဟာလည်းဘလို့မှမကောင်းနေကြပါဘူးချစ်ဖွယ်သောစကားကိုဝိသေတုကျောက်ဆိုခြင်းဆိုတာကမိမိသူတော်ဘာအကျိုးရှိစေတဲ့အလုပ်ကိုလုပ်ဆောင်ခြင်းပါမိမိရဲ့စိတ်နှလုံးကိုလည်းမြင့်မြတ်တဲ့မြင့်မြတ်လာအောင်လှုပ်ဆောင်ခြင်းမျိုးပါသူတော်ဘာရဲ့စိတ်ကိုလည်းအေးချမ်းတဲ့အေးချမ်းသောလှုပ်ဆောင်တဲ့လှုပ်ဆောင်ခြင်းပါသူတော်ဘာရဲ့စိတ်မှာလိုအပ်နေတဲ့ကွက်လက်ကလေးတွေကိုဖြည့်ဆည်းပေးတယ်ဖြည့်ဆည်းပေးမှုမျိုးပါဘုရင်တို့ဣမတံမသူမြင်သာယာနေတဲ့စိတ်ဖွယ်စကားကိုမနစ်တဲ့ပုဂ္ဂိုလ်ဆိုတာလောကမှာမရှိပါဘူးဘုရင်တို့လူကြီးလည်းပဲလူကြီးအလျောက်စိတ်ဖွယ်စကားကိုနစ်တဲ့ဒါပဲလူငယ်လေးနဲ့လူငယ်အလျောက်ချစ်ဖွယ်စကားကိုညှော်နှင့်တောင်းတကြပါပဲ။အင်မတန်ငယ်ရွယ်နေတဲ့ကလေးတွေလည်းငယ်ရွယ်တဲ့အလျောက်ချစ်ဖွယ်စကားကိုနှစ်သက်တောင်းတနေကြတာပဲ။ဘုရင်တို့လူကြီးဆိုတာကကလေးအကြီးစားပါလို့ပြောဆိုတဲ့စကားတစ်ခွန်းရှိတယ်။အဲ့ဒါနားလား။သိမှန်တယ်နော်။ကလေးလည်းအမြောက်တိုက်တာပဲ။လူကြီးလည်းအမြောက်တိုက်တာလေဟန်ကုတ်တဲ့တခုတော့ပိုးလာတယ်ဟုတ်တယ်လားဒါဆိုရင်ချီးမိုးတဲ့စကားလေကလေးလေးတိုက်တာပဲလူကြီးလေတိုက်တာပဲအဲ့တော့လူကြီးတော့ဖြစ်လူကြီးဖြစ်သွားပြီချစ်ဖွယ်စကားတော့သိပြောဖို့မလိုဘူးနဲ့တူတယ်ပြောလိုက်လို့ရှိရင်တော့လူကြီးဖြစ်တဲ့ဂုံကနည်းနည်းများထိခိုက်သွားမလားမသိဘူးလို့မတွေးနဲ့လူကြီးလေတိုက်တာပဲကလေးကြီးသားဖြစ်တဲ့လူကြီးများကိုချစ်ဖွယ်စကားပြောပြကြလားလို့စဉ်းတိုက်တော့နေနော်အဲ့လိုပြောလိုက်မယ်ဆိုသူတို့စိတ်လေးတွေကငြင်းချမ်းသွားမယ်သူတို့လှုပ်တင်လှုပ်ထိုက်တဲ့အရာတွေကိုလှုပ်ဖြစ်ကြမှာဖြစ်တယ်စိတ်တွေပူလောင်နေတဲ့ပုဂ္ဂိုလ်တယောက်စိတ်တွေမငြင်းချမ်းတဲ့ပုဂ္ဂိုလ်တယောက်မှာတနှုတ်နှုတ်နဲ့ဖြစ်နေတယ်လှုပ်ရရှိတာလှုပ်နိုင်သေးလားလှုပ်နိုင်တော့ဘူးမိမိတို့ကိုယ်တိုင်ခံစားဖို့လိမ့်မယ်ပုဂ္ဂိုလ်တယောက်ကမိကိုဒေါသနဲ့ပြောလိုက်တယ်ပုဂ္ဂိုလ်တယောက်ကမိမိကိုမလျော်တဲ့စကားမကြောက်မမနာတာစကားနဲ့ပြောလိုက်တယ်ထိခိုက်ကြီးပြောလိုက်တယ်နှိမ်ချပြီးပြောလိုက်တယ်ဒီလိုစကားကိုပြောလိုက်ရင်ကိုခံလိုက်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာအလွန်တရာကျိုးငင်သွားတယ်စိတ်ထဲမှာဝမ်းနည်းမှုတွေများစွာဖြစ်သွားကြတယ်မိမိလုပ်ရရှိတဲ့အလုပ်ကိုလုပ်ဆောင်ဖို့ဆိုတဲ့တတိတရားကိုလုတ်ကင်းကုန်ရတယ်တရားအထုတ်နေတဲ့ပုဂ္ဂိုလ်တယောက်ဟာဆိုရင်အလွန်တရာမှဆိုရပါတယ်ဘုရင်တို့တရားသင်ကြားနေတဲ့ပုဂ္ဂိုလ်ဆိုတာကအနေငယ်ကြသောထိခိုက်မှုကလေးကိုပင်လေသူ့ရဲ့အကျိုးစီးပွားကိုလိုလားသောစိတ်တက်သူ့ရဲ့အကျိုးစီးပွားကိုဖြည့်ဆည်းသောအဖြစ်ပြောတင်တော်ညာလေးပဲမပြောဘဲနဲ့စိတ်ထဲမှာသူသိထားလိုက်ဖို့သိကောင်းတယ်ဒါဖြစ်တယ်လို့နည်းနည်းလေးပြောကြည့်လိုက်အဲ့ဒီပုဂ္ဂိုလ်တရားထိုင်ပြီးဆိုရင်ခေါင်းထဲကမထွက်တော့ဘူးတမာတိအလွန်တရာအကောင်းနေပါတယ်ဆိုတဲ့ပုဂ္ဂိုလ်လည်းတမာတိကြီးထူထောင်လို့မရတော့ဘူးသာသမီပုဂ္ဂိုလ်တယောက်ကမိမိကထောက်ပံ့ပေးလိုက်ခြင်းမဟုတ်ဘဲနဲ့ဖြည့်ဆည်းလိုက်တာနဲ့သိတူတဲ့အတွက်ကြောင့်ဘုအဲ့လိုအပြောဆိုမျိုးတွေမနစ်သက်ဖွယ်ချစ်ဖွယ်မဟုတ်တဲ့စကားမျိုးတွေကိုမိမိတို့ပြောဆိုခြင်းဆိုတာကနေရာဌာနန္တရတိုင်းမှာလိုအပ်နေတဲ့လိုအပ်ချက်တစ်ခုပါမြေသားစုအထက်မှာလည်းလိုအပ်နေတယ်နောက်တစ်ခုဒါလေးကိုဦးစေနေတယ်လူငယ်တွေအချင်းချင်းပေါ့လူလောကမှာနေထိုင်တဲ့ပုဂ္ဂိုလ်များယဟန်ဆိုလဲယဟန်မှာတည်င်းသုံးပေါ်ဆိုတာရှိ ဒီလရှင်ဆိုလဲဒီလရှင်တွေမှာသတင်းသုံးပုံတွေဆိုတာရှိတယ်။ယောဂီမှာလဲယောဂီတွေချင်းချင်းသတင်းသုံးပုံဆိုတာရှိတယ်။လောကမှာရင်းနှီးခြင်းဆိုတာကိုဘယ်လိုသဘောပေါက်ကလေးတို့။ဦးသိန်းဒီဘဝနေထိုင်ခြင်းကလေးကတော်တော်လေးသုံးသပ်ခဲ့ဘူးလေ။ဒုရယာရင်းနှီးမှုနဲ့ဒုရယာအခွင့်အမ်းယူမှုကိုခွင့်ရယူမှုကိုတိတ်မကွဲကြဘူး။သူနဲ့သူအမနာဗမနာပြောဆိုနေတဲ့ပုဂ္ဂိုလ်တွေကငါနဲ့သူနဲ့တိတ်ရင်းကြီးတယ်လို့ပြောဆိုကြတယ်။အဲ့ဒါဟာအခွင့်အရေးယူတာပဲ။အဲ့ဒါဟာရင်းနှီးမှုမဟုတ်ဘူး။မိကောင်းစေကောင်းဆိုတာကတယောက်ရဲ့အကျိုးစီးပွားကိုတယောက်ထမ်းဆောင်ပေးတာပဲ။အမြဲတမ်းရှိဖို့မတူဘူး။လိုအပ်တဲ့အခါမှာလိုအပ်တဲ့အရာကိုဖြည့်ဆည်းပေးခြင်းဟာမိစေကောင်းတို့ရဲ့အလုပ်ပဲ။ဒီလိုမဟုတ်ဘူးဒီနေ့ခင်ဗျာကြည့်လိုက်ဒါကလူလောကထဲမှာနေတိုင်းချင်းအခါတုန်းကငွေချင်းတွေအတော်တန်ရှိပါတယ်သူတို့ချင်းချင်းသိရင်းနှီးကြတယ်လို့ဦးစင်းကပြောတယ်သူတို့ရင်းနှီးတဲ့ပုံစံမျိုးဦးစင်းနဲ့သူတို့နဲ့ရင်းနှီးမှုမရှိဘူးဘာဖြစ်လို့လဲတယောက်နဲ့တယောက်နဲ့ကြိုးတင်တာတွေပြောကြတယ်နေ껙ရမယ်ဆိုတဲ့စိတ်ဓာတ်မရှိဘူးချစ်နေတုန်းတော့ပြုံးပြုံးပြုံးပြုံးပဲငုံလာပြီဆိုဘာဖြစ်လဲအကုန်လုံးပေါ်လာတော့တာအားလုံးမကြံဦးသိန်းကိုလာပြောတယ်သူကဒီလိုပြောတယ်ဘုဘကလာပြောတယ်ဦးသိန်းကောင်းထဲမှာထားလိုက်တယ်ဘုဘကတယောက်ကလည်းသူကဒီလိုလာဒီလိုပြောတယ်ဦးသိန်းကောင်းထဲမှာထားလိုက်တယ်နှစ်ဖက်စလုံးမတားတဲ့နဲ့အရာသူဦးသိန်းလုံးလုံးမပြောတော့ဘူးသူတို့နှစ်ဖက်စလုံးချင်းခံသွားနိုင်တဲ့ညီညွတ်သွားနိုင်တဲ့စကားမျိုးစဉ်ဘုဘကဒီပဲရအောင်ပြောတယ်ဘာဖြစ်လို့လဲသူတို့တွေရင်းနှီးမှုကိုသဘောမပေါက်ခဲ့ကြဘူးဆိုတာဦးသိန်းသဘောပေါက်နေခဲ့တယ်ရင်းနှီးမှုသဘောမပေါက်ဘဲနဲ့ဘလို့ပုံစံမျိုးနေထိုင်ခြင်းကိုရင်းနှီးမှုလို့သဘောမပေါက်ဘဲနဲ့မိမိတို့တူနဲ့တူနဲ့တဖြည်းဖြည်းနဲ့တည်တံ့ရင်းနှီးလာကြပြီဆိုရင်ပုဂ္ဂိုလ်တယောက်ရဲ့အားနည်းစက်အန္တာစက်တွေကိုတိလာကြတာဓမ္မတာမဟုတ်ဘူးလားအားနည်းစက်တွေကိုတွေ့ပြီးဆိုရင်ဖိမမယ်ဆိုတဲ့အရာကမိစေကောင်းတို့ရဲ့အလုပ်မဟုတ်ဘူးလားအဲ့ဒါလည်းမဟုတ်ဘူးအဲ့လိုမျိုးသိလာပြီဆိုရင်ဘာဖြစ်လဲအဲ့ဒီအားနည်းချက်ကိုထောက်ပြီးတော့ပြောဆိုတယ်သိချတယ်ဒါမှန်ကန်တဲ့ရင်းနှီးမှုမဟုတ်ဘူးပုဂ္ဂိုလ်တယောက်ရဲ့အားသာချက်ကိုတော့ပေါ်ထုတ်ပြီးပြောဆိုမယ်ဆိုတဲ့သိထားသူတို့မှရှိဘူးတခြားနေရာမှာဒီပုဂ္ဂိုလ်ရဲ့အားနည်းချက်တွေကိုလည်းပုဂ္ဂိုလ်တယောက်ကဒီပုဂ္ဂိုလ်မှာအချင်းချင်းလေးစားနေတယ်ဆိုရင်အားနည်းချက်တွေကိုမရမနေပြောပလိုက်ဒါရင်းနှီးနေတဲ့ပုဂ္ဂိုလ်ကြီးရဲ့အလုပ်မဟုတ်ဘူး။မိကောင်းစိတ်ကောင်းတွေရဲ့အလုပ်မဟုတ်ဘူး။တကယ်ဖြစ်တဲ့ဒါကပုဂ္ဂိုလ်တယောက်နဲ့ပုဂ္ဂိုလ်တယောက်ရင်းနှီးလာပြီဆိုကြရင်ဒီပုဂ္ဂိုလ်ရဲ့အားနည်းချက်တွေကိုမြင်တည်တဲ့မြင်လာမှာပဲ။ဒီပုဂ္ဂိုလ်ရဲ့အားသာချက်တွေကိုလည်းပဲမြင်တဲ့ကိုမြင်လာမှာပဲ။မြင်လာတဲ့အခါမှာမိမိတို့ဘက်ကဘာတောင်းဝန်ရှိတယ်လဲလို့ပြောရင်ပေါ့။သူရဲ့အားနည်းချက်တွေကိုမိမိကအားသာချက်ဖြစ်နေပြောင်းလဲသွားအောင်ဖြည့်ဆည်းပေးတဲ့အရာလေးတွေ၊ကြံပေးတဲ့အရာလေးတွေ၊ဖိမတဲ့အရာလေးတွေဖိမပေးဖို့လိုတယ်။ဒီလိုရှုပြီးတော့သူ့ရဲ့ကောင်းကွက်ကလေးတွေကိုကြည့်ပြီးတော့မိမိတို့ကောင်းကွက်ကလေးတွေပို့ပြီးကောင်းတဲ့ကောင်းလာအောင်သူ့ဘဝကလေးတိုးတက်ပြီးတဲ့တိုးတက်သွားအောင်လုပ်ပေးမယ်။ချစ်ဖွယ်စကားလေးတွေပြောဆိုပြီးတော့သူ့ကိုချီးမြှောက်ပေးမယ်ဆိုတဲ့ချီးမြှောက်ခြင်းသင်္ခါတရားကိုမိမိတို့ကပြုစုဗာမနာမည်ရင်းနှီးခြင်းဟာဆက်မှန်လာပါဒီလိုမဟုတ်ဘဲနဲ့မိမိတို့ရဲ့ရင်းနှီးမှုကြောင့်တိကျွမ်းလာတဲ့တိရှိလာတဲ့အားနည်းတဲ့အာသာဇက်တွေကိုအကြောင်းပြုပြီးတော့အခွင့်အလန်းယူတဲ့အခွင့်အရေးယူတယ်ဆိုတာကတတော်ကောင်းတွေရဲ့အလုပ်မဟုတ်ပါဘူး။ချီးမြှောက်ခြင်းဆိုတဲ့တရားထဲမှာဘလို့မှမဖြစ်ပေါ်နိုင်တော့ဘူး။တစ်ချိန်မှတစ်ယောက်နဲ့တစ်ယောက်နဲ့စိတ်ဝမ်းကွဲခြင်းဆိုတဲ့နေရာတွေဖြစ်ပေါ်လာတယ်။စုံနေတဲ့လက်တွေဆောက်သွားကြတယ်။လက်တစ်ခုတယောက်နဲ့တယောက်နဲ့ချစ်ကြည်ရင်းနှီးမှုဆိုတာကအရာကြီးချစ်ကြည်ရင်းနှီးမှုတွေပြည့်စည်သွားဖို့ဆိုတာကသကလုံးသလုံးလေးပြောလိုက်တာလည်းဖြစ်ပါလေဒါကြောင့်မို့ချစ်ကြောဝင်နေတဲ့ပုဂ္ဂိုလ်ကြီးသားထဲမှာဂုဏ်တိုက်စကားကိုပြောဆိုခြင်းဆိုတာဟာလည်းပဲဒါဟာချစ်ဖွယ်စကားကိုပြောဆိုတာမဟုတ်ဘူးဒီလိုပြုမှုမျိုးကိုလည်းမိမိတို့ကမပြုသင့်ဘူးပုဂ္ဂိုလ်တယောက်ကပုဂ္ဂိုလ်တယောက်ကိုအလေးပေးနေတယ်ပုဂ္ဂိုလ်တယောက်ကပုဂ္ဂိုလ်တယောက်ကိုလေးစားနေတယ်ကြီးညိုနေတယ်ထောက်ပံ့နေတယ်ဒီပုဂ္ဂိုလ်ကဒီပုဂ္ဂိုလ်ကိုဒီလိုချီးမြှောက်ထောက်ပံ့နေတာကိုမိမိတက်ကနေပြီးတော့မနာလိုဘူးမိမိတက်ကို
များဦးလှည့်လာသေးခြင်းနဲ့နိမိတ်ကဒီလိုထောက်ပံ့ပေးမှုတွေကိုဖြစ်စေခြင်းနဲ့ဘာလို့လဲတထက်ပုဂ္ဂိုလ်ကိုသွားပြီးတော့မလျော်တဲ့စကားတွေကိုသွားပြောလိုက်တယ်ဆိုတဲ့အပိုင်းလေးတွေဟာမပြည့်စုံမပြည့်ထက်တဲ့အလုပ်တွေပါဒါသရောကောင်းဖြစ်ဖို့ရန်ကြိုးစားနေတဲ့ပုဂ္ဂိုလ်တွေမှာခန္ဓာ၅ပါးရဲ့ပုံစံမှန်မဟုတ်တဲ့တောင်းဆိုမှုကိုဖြစ်စည်းခွင့်ရလိုက်တဲ့အတွက်ကြောင့်မို့ဒီလိုပြေရဝတ်စဆိုတဲ့ဖြစ်ဖွယ်စကားကိုပြောခြင်းအစားမမြင့်မချစ်မနစ်သက်ဖွယ်စကားဇဏ္ဍန်တဲ့စကားခုံးတိုက်တဲ့စကားတွေကိုရုပ်သူဖြစ်သွားကြတာလည်းဖြစ်ပါတယ်နော်ဒါကြောင့်မို့လောကမှာနေထိုင်ကြတဲ့မျိုးသမီးဖြစ်စေမျိုးသားဖြစ်စေမိမိတို့မိစေတငယ်ချင်းချင်းချင်းယဉ်မိမှုဆိုတဲ့အရာကိုတဘာဝကြကြပုံစံမှန်နားလေပြီးတော့တယောက်ကိုတယောက်ဖိမှန်ပေးကြပါဆောက်ရှောက်ပေးကြပါကူညီပေးကြပါချီးမြှောက်ထောက်ပံ့ခြင်းဆိုတဲ့သင်္ခါတရားနဲ့ချီးမြှောက်ထောက်ပံ့ပေးပါလူအပ်တဲ့ဒါနမှုလေးတွေပေးကမ်းမှုလိုတယ်။သူရဲ့စိတ်နှလုံးရဲ့လိုအပ်ချက်လေးတွေဖြည့်ဆည်းပေးဖို့လိုတယ်ဆိုရင်ပေးကမ်းမှုဆိုတဲ့ဒါနကိုပြုဖို့လိုတယ်။ချစ်ပွဲစကားလေးတွေကိုသူဟာလိုအပ်နေပြီ။သူရဲ့စိတ်နှလုံးတွေကလွန်တရာပူလောင်နေကြပြီ။ဒေါသကြောင့်ဒေါသကြောင့်မောဟကြောင့်သူဟာငြင်းကြတဲ့ပုဂ္ဂိုလ်မဖြစ်တဲ့ပုံစံလေးပေါ်နေပြီဆိုတဲ့အခါမှာချစ်ပွဲစကားလေးတွေနဲ့စိတ်ဆဲလို့နေနဲ့ကြိုးစားပေးဖို့ကတော့အရေးကြီးတယ်။ဒီလိုကြိုးစားမှုကိုပြုလိုက်ပါမှဒါလည်းသတ္တဝါတွေကိုယ်စီမှာလိုအပ်နေတဲ့စိတ်နှလုံးရဲ့လိုအပ်ချက်တွေဟာထိုက်တည်အားလျော်စွာပြည့်စုံသွားကြမှာဖြစ်ပါလေ။လုတ်တင်လုတ်ထိုက်တဲ့လုတ်တွေကိုလည်းပဲအပ်ချက်သရောနဲ့လုတ်ကင်နိုင်တဲ့ခွန်အားတွေဟာမိမိတို့ရဲ့ချစ်ဖွယ်စကားကိုအကြောင်းပြုပြီးတော့သူတို့မှာစတဲ့တဘိုးတိုးတိုးပြီးတော့သွားကြမှာဖြစ်တဲ့အတွေ့အများအကျိုးကိုရည်ဆောင်နိုင်တဲ့အတ္တကိုရှည်တမ်းမတင်တဲ့ပုဂ္ဂိုလ်ကြီးအဖြစ်မိမိတို့ဖြစ်သွားကြမှာဖြစ်ပါတယ်နော်။ဟုတ်ပြီနောက်တစ်ခုအတ္တစရိယာလို့ခေါ်တဲ့အကျိုးစီးပွားကိုကျင့်တယ်။အဲ့တော့တရားဝတ်စလို့ခေါ်တဲ့စစ်ပွဲစကားကိုပြောဆိုခြင်းဆိုတဲ့အပိုင်းကိုပြောတဲ့အပိုင်းမှာအကျိုးစီးပွားကိုကျင့်ခြင်းဟာတပါတယ်ပါတင်တယ်ပါသွားတယ်ဒီလိုအကျိုးစီးပွားခြင်းချင်းဆိုတာကိုသူတစ်ပါးအကျိုးကိုလိုလားခြင်းလို့ပြောရမှာဖြစ်တဲ့အတွက်မေတ္တာလို့ခေါ်ပါတယ်မေတ္တာဆိုတဲ့ဆရာသူတစ်ပါးအကျိုးကိုလိုလားရင်ဒါမေတ္တာပဲသူတစ်ပါးအကျိုးရှိရာရှိချောင်းကိုပံ့ပိုးပေးတယ်ဖြည့်ဆည်းပေးတယ်ဆိုတာဒါမေတ္တာပဲသူတစ်ပါးအကျိုးမေတ္တာမေချောင်းမဖြစ်စေဖို့ဆောက်ရှောက်ပေးတယ်ဆိုတာလည်းမေတ္တာပဲမိမိတို့အတူတကွနေထိုင်သူအချင်းချင်းမှာသူရဲ့အကျိုးရှိစေရင်းအတွက်သာမိမိတို့ကစူးစမ်းကြဖို့လိုတယ်သူရဲ့အကျိုးရုပ်သွားစေမဲ့အကျိုးသူအပြစ်မူကြီးကိုမိမိတို့ကမပြောဆိုသင့်ဘူးချစ်ဖွယ်စကားကိုပြောဆိုခြင်းဖြင့်သူရဲ့အကျိုးကိုလိုလားခြင်းကိုပြတ်တင်ပြီမိမိတို့လိုတယ်ဆိုရင်ပြောဖို့လိုတယ်ဥစဉ်တို့တရားပြတာနေရတယ်ဥစဉ်တို့ဘဝတရားဒီလိုလူတွေကိုများစွာလုပ်ပြနေရတယ်ပုဂ္ဂိုလ်များဖြစ်တာလေဒီတရားကိုဘာကြောင့်ဟောတင်ရသလဲလို့ပြောရင်လူတွေရဲ့စိတ်နှလုံးတွေဟာပူလောင်နေကြတယ်လိုအပ်ချက်တွေတော်များနေကြတယ်စိတ်ဆင်းရဲမှုတွေဒေါသတရားတွေရောက်တာမှဖြစ်ထွန်းနေကြတယ်။တရားကိုထုတ်ထွင်းသိတယ်လို့တရားလာပြီးသင်္ကြန်ကျုပ်ကိုအထုထားအာကျေကြတာပဲ။ကိလေသာကဆင်ချရှိနေတဲ့အခါကျတော့စိတ်တွေကမငြင်းတက်ကြဘူး။တခါတည်းမပြောလေ။တပြည့်တော့ဒေါသတွေသိထွက်နေတယ်ဗျာ။တရားမှတ်လို့မရဘူး။ဘာဖြစ်လို့လဲကိုယ်စဉ်းစားကြည့်။အတိတ်တုန်းကပြီးခဲ့တဲ့ကာလတုန်းကဒီမှာတရားလာအမထုတ်ခင်တုန်းကတပြည့်တော်ရဲ့ရှင်မျိုးတိုင်းပိုင်းတွေတပည့်တော်ရဲ့မိဘတွေတပည့်တော်ရဲ့မောင်နှမတွေတပည့်တော်အပေါ်မှာမလျော်တဲ့ပုံစံနဲ့ပြုမှုဆက်ဆံခဲ့ကြတယ်ဗျာတပည့်တော်စိတ်ထဲမှာတနှုတ်နှုတ်နဲ့ဖြစ်နေတယ်ဒီလိုသူတို့ပြောကြတယ်ဒီလိုပြောတဲ့အခါမှာသူတို့စိတ်တွေကမငြင်းချမ်းကြတော့ဘူးသူတို့ရဲ့စိတ်တွေကလူမျက်ချက်တွေနဲ့ဖြစ်နေတယ်ဒါလေးတွေကိုဦးကင်းတို့ကမလုပ်ပေးရတယ်ချိန်ညှောက်ပေးရတယ်သူတို့စိတ်တွေကိုတည်ငြိမ်ပေးရတယ်ကျုပ်ဆိုလို့ရှိရင်တကယ်ချင်းတွေကသူတို့ကိုမလျော်တဲ့အင်မတန်မှ မသိတဲ့အလုပ်လေးတွေကိုလုပ်လိုက်ကြတဲ့အတွက်ကြောင့်တံမီကရလာပြီးတော့ဒုက္ခမှာလည်းပဲမလျော်တဲ့အလုပ်တွေကိုလုပ်ခံလိုက်ရတဲ့အတွက်ကြောင့်တံမီကရလာပြီးတော့ရံပြူလာကြတော့ညာလည်းပဲဒီစိတ်တွေကိုဘယ်လိုဖြေဖြောက်ရမလဲဆိုတာမသိတဲ့အတွက်ကြောင့်ဥစဉ်တို့ဘက်ကသူတို့အတွက်အကျိုးစီးပွားဖြစ်စေတဲ့စကားလေးတွေကိုပြောဆိုပေးတာဆိုကြသူဒီနေ့တရားနာပြီးတဲ့အထဲမှာလည်းပဲမတင်တဲ့စိတ်တွေဖြစ်နေကြတယ်အတင်းနဲ့ကြက်တွေရှိနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ဆိုကြသူအဲ့လိုရှိနေတဲ့ပုဂ္ဂိုလ်တွေကိုဘယ်လိုဖြည့်ဖြောက်ပေးရင်ကောင်းမလဲဖြည့်ဖြောက်နိုင်တဲ့စကားလေးပေါ့အလုံးအတွက်အကျိုးရှိတယ်လည်းရှိမယ်လို့ဥစဉ်ယူဆပါတယ်ဘုရားရှင်ရဲ့စကားတော်တွေကိုဥစဉ်ကနေပြီးတော့ကြီးကုန်းပြီးတော့နောက်ရင်အောင်ပြောချင်တာဖြစ်ပါတယ်အဲ့လိုပုဂ္ဂိုလ်တယောက်မနေ့ဒီမနေ့ပဲတရားလာလျှောက်ပါတယ်ဒီလိုပုဂ္ဂိုလ်များစွာလည်းပဲရှိရှိကများစွာလည်းကြုံခဲ့ပြီးပြီပေါ့ဒီနေ့ဆိုလို့ရှိရင်ယောဂီတယောက်ဒီနေ့သောဒီမူစဉ်သုံးမဖုံးရသေးဘူးသုံးကြံကြွလို့မိမိကျောင်းမှာသုံးဖို့မယ်ဆိုထိုင်ကားစရှိသေးတယ်တရားနာပြီးတော့ရှောက်တယ်ဒီလိုဒီနေ့တရားမှတ်လို့မရဘူးဗျာဘာဖြစ်လို့လဲဒီလိုဒေါသတွေပိတ်ထွက်နေတယ်ဒီလိုလက်တော့ပြန်လိုက်ရမလားဆိုပြီးဒီလိုစိတ်တော်မှဖြစ်တယ်ဘာဖြစ်လို့လဲဒီတော့ဗျာစံစားကြောင်းမှာဒီတော့စားနေကြနေရာလေးရှိပါလေအဲ့ဒီစံစားကြောင်းမှာစားနေကြနေရာလေးမှာဒီတော့ထိုင်ခင်းလေးမခင်းတော့မည်မခင်းတော့ပြီးတော့ပုဂ္ဂိုလ်တယောက်ကထိုင်ခင်းလေးခင်းပြီးတော့ထိုင်လိုက်တယ်ထိုင်ပြီးတော့သုံးဖုံးနေသုံးဖုံးနေတော့သူ့သွားတဲ့ကောင်မှာသူ့နေရာလေးသူ့တစ်ပါးထိုင်ထားတော့ဟောစားနေရာလေးသူ့တစ်ပါးထိုင်ထားတာပဲဆိုပြီးသူ့နေရာမှာလွတ်တဲ့နေရာမှာသွားပြီးတော့သဘောထားပြီးပြီးနေတယ်ဒါယဟန်ဆိုတာဘယ်လိုပဲဖြစ်ရအောင်ဒီလောက်ချင်ဆိုတာလေဘယ်လိုပဲဖြစ်ရအောင်ယောဂီဆိုတာလေဒီလိုပဲဖြစ်ရတယ်ပေါ့အဲ့လိုမဟုတ်ဘူးတနေရာမှာသူကသွားပြီးထိုင်လိုက်တယ်အဲ့ဒီနေရာမှာထိုင်နေကြပုဂ္ဂိုလ်ရောက်တယ်ထောကြီးမောကြီးတွေပြောတယ်သူဘာဖြစ်လို့ကျုပ်နေရာမှာလာထိုင်ရတယ်ဒီနေရာမှာမထိုင်နဲ့ဆန်းနေရာတော့ဒီလိုပြောတော့သူ့ရဲ့စိတ်ဓာတ်ကဘိုးရဲ့စိတ်ဓာတ်ကအကွာကြီးမကွာနေဘူးကွာနေတယ်အဲ့ဒီချိန်မှာစိတ်ထဲမှာတော်တော်လေးသူ့စိတ်ထဲတော်စိတ်မကောင်းဖြစ်သွားတယ်သောတာတက္ခာလည်းရှိတော့ပြန်ပြီးတစ်ခုခုလှုပ်လိုက်ရရင်ကောင်းလားဆိုပြီးစိတ်ထဲမှာဖြစ်တယ်ဒီလိုဖြစ်တယ်အဲ့လိုစိတ်ထဲမျိုးကောင်းပါမလားကောင်းဘူးအဲ့လိုဖြစ်လာတော့ဥစဉ်ကြီးရောက်လာပြီရောက်လာပြီဒီကြောင်းကိုသိပြီဆိုတော့တရားစကားလေးကတော့ပြောရမှာပေါ့နော်ကဲအဲ့ဒီတရားကိုဒီနားလေးမှာဒီနေရာလေးတောင်းတဲ့တဲ့လည်းမလို့ပြောပြီးပြီနော်တရားထဲမှာနောက်တရားတစ်ခုဆက်စင်ခေါ်ခြင်းလို့ခေါ်တော့ပေါ့ဒီလိုမျိုးတူပြောလိုက်ရတယ်ဘုန်းကြီးဘာဖြစ်လို့ဒီဒေါသထင်တာလဲ။ဟောတတိတော်သိနေဒီတော်ကမုံမြတ်သေးပဲရှောင်ပါပြီးပြေးနိုင်နေတယ်ဒီလိုပုဂ္ဂိုလ်မျိုးနဲ့ထပ်တွေ့လိုက်ရတဲ့အခါမှာကိုယ့်ရဲ့စိတ်နဲ့စန့်တယ်နဲ့ဖြစ်နေတာဒီလိုပုဂ္ဂိုလ်မျိုးကလည်းအတော်လေးမိမိစိတ်ထဲမှာဘုန်းကြီးသွားတယ်ဗျာ။ဒါတော့ဖြစ်နိုင်တဲ့သဘောပေါ့။စိတ်တွေကသင်္ချာရှိနေတာဒီလိုဖြစ်တတ်တယ်ရာဖြစ်တတ်တယ်။ဒါဟုတ်စိတ်ကဘာဖြစ်လို့ဒီလိုဖြစ်ရလဲလို့သူ့ကိုစဉ်းစားနေဆိုလို့ရှိရင်လူတယောက်ကမားနေတယ်လေမားနေတာကိုအဲ့လိုမျိုးပြောလို့ရှိရင်သိမခံနိုင်ဘူးအဲ့တော့သူကပြောရတယ်ဘုရင်ဘုရင်မှာဒေါသတရားဖြစ်တည်လာရေးဆိုတာကဘုရင်ရဲ့ဒေါသလားလို့စဉ်းစားသူကမေးလိုက်တယ်သူမဖြေနိုင်ဘူးဘုရင်မှာဒေါသတက်ခံမရှိဘူးလားရှိပါလေအခုဒေါသဖြစ်နေတာမဖြစ်နေပါဘူးမောဟတော့ဖြစ်နေတာမဖြစ်နေဘူးဒေါသတော့နည်းနည်းဖြစ်နေတယ်လူတွေတော့တွေ့နေတယ်ဒါပေမဲ့ဥပင်းဒေါသဖြစ်တဲ့ခါမှာနော်ဒေါသကသဘောပေါက်နေတယ်ဟုတ်ကဲ့လားဟုတ်တယ်လောဘဖြစ်လာပြီဆိုရင်လည်းကုလောဘလို့ပဲသဘောပေါက်ကြတယ်မောဟဖြစ်ပြီဆိုရင်လည်းကုရဲ့လောဘလို့သဘောပေါက်နေတယ်အဲ့ဒီသဘောပေါက်ခြင်းကမှားရင်းနေတယ်ဘုရင်တေတော်တို့အားလို့ဒီဘဝပြိစ္ဆာန်ဒီလာတဲ့အင်္ဂလိပ်မှာအနုတ္တိယကိလေသာလို့ခေါ်တဲ့လောရှုံးနေတဲ့ကိလေသာတွေကဝှရှုပြီးတော့ဖြစ်ပေါ်လာကြပါလေပြီးခဲ့တဲ့အသိဘဝသုတိသိတာတွေဒီလေးမှာကလေးကဒီနုတ္တိယကိလေသာတွေကတခါတည်းပါလာကြပါလေဒီခင်ဝန်ထဲမှာကုလသေလစသည်ဇွဲနေတဲ့အချိန်မှာလည်းတုံ့ပြန်မိတ်သာမမရတဲ့အတွက်အာယုန်တွေရဲ့တိုက်ခိုက်မှုကမှမရတဲ့အတွက်ကြောင့်မဖြစ်ပေါ်တော့냐လေပဲအနုတ္တိယကိလေသာအဖြစ်နဲ့ကတော့ဝှရှုပြီးတော့ပါခဲ့ကြပါလေဒီလိုနဲ့အခုလိုမျိုးရွေတွေရောက်လာတဲ့အခါမှာလောဘဖြစ်ပေါ်ရာအာရုံကိုမိမိတို့ကြုံတွေ့ရပြီဆိုရင်လောဘဖြစ်တာလေ အဲ့လိုလောဘဖြစ်တဲ့အခါမှာလိုချင်တဲ့ဆန္ဒတွေကဖြစ်လာကြတယ်။အဲ့ဒီလိုချင်တဲ့ဆန္ဒဖြစ်ပေါ်လာပြီးဆိုတဲ့အခါမှာဒါခန္ဓာ၅ပါးရဲ့တောင်းဆိုချက်လို့လည်းသဘောပေါက်တဲ့ပုဂ္ဂိုလ်ကမရှိသလောက်ပဲ။နားနေတာကတော့ငါလိုချင်တဲ့အရာကိုငါရအောင်ယူရမယ်ဆိုတဲ့စိတ်ဓာတ်တွေကအဖာဖာပေါ်နေတဲ့အတွက်ကြောင့်ပေါ့။ဒီနေ့ဒီလောကကြီးမှာရှိတဲ့တတ္တဝါတွေအားလုံးကတလက်ဆုံးနေဂျုံကံလှရှားနေတာဆင်းတာဖြစ်တယ်။တကယ်တော့လောဘဆိုတဲ့ကိလေသာကတမက်ဘွယ်အာယံကိုတွေ့ပြီဆိုတဲ့အခါမှာဒုတိယကိလေသာအဆင့်ကနေပြီးတော့ပြိယုဌာနကိလေသာလို့ခေါ်တဲ့စိတ်ထဲမှာစကြတဲ့အဆင့်ကိုဖြစ်ပြီးတဲ့နောက်မှာဝိသိကမလို့ခေါ်တဲ့လရရအောင်လွန်ကျူးပြီးဖြစ်တယ်ဆိုတဲ့အဆင့်ကိုကြောင်းသားရဆန်းတာဖြစ်ပါတယ်။ဒီလောဘဟာဥစဉ်ရဲ့လောဘမဟုတ်ဘူးလို့ဥစဉ်တဲ့သဘောပေါက်ငယ်လောက်ပြီးတော့ဒါတော့ထင်ပါရဲ့လို့တကယ်တော့မိမိတို့လောဘကခိုင်းတတ်ကြလို့နေကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါလေ။လောဘခိုင်းတတ်ကြဒီနေ့လောကလူသားတွေအားလုံးဟာကျွန်းခံနေရတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါလေ။အခုဦးဇင်းသောတာဖြစ်ပြီးဒီသောတာတရားအားလည်းပဲမနစ်ညွတ်ပဲအာယံကိုပြည့်စုံလိုက်ရတဲ့အတွက်ကြောင့်အနုတ္တိယကိလေသာအဖြစ်နဲ့ကိန်းဝတ်ပြီးတော့တည်နေတဲ့ဒီဒုတိယကိလေသာကပြိယုဌာနအဆင့်ကနေပြီးတော့လွန်ကျူးပြီးစင့်ပဲဆိုတဲ့အဖြစ်ကိုရောက်လို့ရောက်တယ်ဖြစ်ပေါ်လာရတာဖြစ်တယ်။ဒီဒေါသဖြစ်တဲ့ကံမှာဥသိရဲ့ဒေါသလို့နားလည်ဖို့အကောင်းဘူး။မိမိရဲ့ဒုတိယပြိလိသာကမိမိကိုနှိပ်သက်ပြီးမိမိကိုချေလည်ပြီးလို့သဘောပေါက်တယ်ဆိုရင်တော့ဒါပုံစံတည်းနားလည်မှုဖြစ်တယ်။ဒေါသဖြစ်တယ်ဒေါသဖြစ်တယ်ဆိုရင်ဘောဟကဗာပိသဖြစ်တဲ့အတွက်ကြောင့်ဘောဟရဲ့ချေလည်မှုကိုလည်းခံရတဲ့ပုဂ္ဂိုလ်ရဲ့ဖြစ်ကြတဲ့အတွက်ကြောင့်သစ္စာပြားရှင်ကြိုးတဲ့စကားနဲ့ကြိုးမယ်ဆိုလို့ရှိသလောကလုံးဟာတဏ္ဍာဓာတလို့ခေါ်တဲ့တဏ္ဍာရဲ့ဈေးစဉ်ဒေတာဖြစ်ကြတာ။ဘုရားရဲ့လောကမဟုတ်ဘူး။မိမိရဲ့အမှုပြဖြစ်နေတာဖြစ်ပေါ်လာတဲ့အချိန်မှာမိမိကလောဘဖြစ်ပေါ်လာပြီးရင်မိမိရဲ့လောဘငါရဲ့လောဘလို့သဘောပေါက်မှားသွားတဲ့အတွက်ကြောင့်ဒေါသဖြစ်ပေါ်လာတဲ့အခါမှာငါရဲ့ဒေါသလို့နားလည်မှုမှားသွားတဲ့အတွက်ကြောင့်မထိန်ချုပ်နိုင်တာပဲဖြစ်တယ်။မိမိကဒီလိုပျော်ပြုမှုကိုခံနေရတယ်ဆိုတာကိုသဘောပေါက်လာတဲ့ဆိုရင်ဒီဒေါသဒီလောဘဒီမောဟရဲ့အလိုတွေကိုဖြစ်ပြီးပြင်းနေရတာအိတ်ချဘူးကောင်းဘူးလားလို့သူ့ကိုပြောတဲ့အခါသူရှင်းလို့တဲ့ဟိုရာတွေဖြစ်လာတယ်။ဒါင်းဒီလိုနဲ့တော့ပြန်လိုက်ခြင်းဆိုတာကတဏှာရဲ့ခြင်းကျုံဘဝကိုရောသွားခြင်းဖြစ်တယ်။မိမိရဲ့အရှင်တကယ်အဖြစ်နဲ့ကျိုးသားခြင်းနဲ့ပုဂ္ဂိုလ်ဒေတာဖြစ်ကြနေပေ။လောကမှာငါဟာငါဘဝရဲ့အရှင်တကယ်ဖြစ်စေရမယ်ဆိုတဲ့ခံယူချက်နဲ့လောကသားတွေဒီထိုင်နေတော့ဒေါ်ညာလေးပဲအရှင်သခင်ဖြစ်ပိုင်ခွင့်ဆိုတာကဒါကဲပါဒီလောကလုံးဟာငါရဲ့အလိုကိုငါဖြစ်ပြီးသိနေတာကိုငါရဲ့အရှင်ငါဘဝရဲ့အရှင်သခင်ဖြစ်အောင်လုပ်နေတယ်လို့သဘောပေါက်တယ်ဒေါသရဲ့အလိုကိုဖြစ်ပြီးသိနေတာကိုမိမိဒေါသလိုကိုဖြစ်ပြီးသိလိုက်ရတယ်ဆိုကြောင်ကိုယ်ဟာကိုယ့်ရဲ့အရှင်သခင်ဖြစ်သွားတယ်လို့ဒီလိုသဘောပေါက်နေတဲ့ပုဂ္ဂိုလ်တွေကပုံများနေတာဒါကြောင့်မို့ဒီလောကလုံးဟာတဏှာဓာတ်လို့ခေါ်တဲ့တဏှာရဲ့ဈေးကြံတွေသာဖြစ်နေကြတဲ့အတွေ့အကြုံပေါ့။မိမိတို့အားလုံးဟာလည်းပဲတဏှာရဲ့ဈေးကြံတွေဟုတ်ကြဘူးလား။ဟုတ်တယ်။သူတို့ခိုင်းတတ်ကြလို့နေကြရတဲ့ပုဂ္ဂိုလ်များသာဖြစ်တဲ့အတွေ့အကြုံပေါ့။မိမိတို့အနေနဲ့ဒီလိုဖြစ်လာပြီးဆိုရင်သိချင်လို့ကောင်းတယ်။ဒါတွေကိုဝိသိကမလို့ခေါ်တဲ့လွန်ကျူးပြီးဖြစ်နေတဲ့စိတ်တွေကိုဖြစ်အောင်ကြိုးစားကြတာ။ကြိုးစားကြပါလို့သင်သူကိုပြောတဲ့အခါမှာဒီဘက်ကနားနဲ့တဲ့လောက်နားနေသာတော်ကြားလေးပဲအနေငယ်လူအပ်နေလေးတဲ့အတွက်ကြောင့်အသေးစိတ်ကိုသာဆက်ပြီးတော့ပြောလိုက်တယ်။ဒီစိတ်ကဒါကတော့လက်ဆောင်ပြားရှင်တည်းရဲ့ခေါ်တာတဲ့စကားတော်ဟုတ်ပါဘူး။လူအပ်တဲ့အတွက်ကြောင့်လက်ဆောင်ပြားရှင်အလိုတော်နဲ့တော့ညီညွတ်နေတဲ့စကားဖြစ်တဲ့အတွက်ကြောင့်သူ့ကိုဆင်ကြောလိုက်တယ်။အရင်လောကမှာကြီးမွန်ခြင်းဆိုတဲ့အရာနဲ့ကိရိယာဆိုတဲ့အရာဆိုတာအခုရှိတယ်။လူတိုင်းလူတိုင်းမှာစီမွန်ခြင်းကိုယ်တော်လူရှိကြဒေါ်ညာလေးပဲကိရိယာခြင်းကိုယ်တော်ဘယ်မှလူရှိကြဘူးစီမွန်ခြင်းဟာသက်ခံဖို့ရန်စေတတ်စရာကောင်းသလောက်ရင့်ကျက်မှုကိုဖြစ်စေသလားလို့ကြောက်ပြီးဆိုလို့ရှိရင်ရင့်ကျက်မှုကိုဖြစ်စေဖို့ရှိတဲ့သလားရှိတော်လည်းပဲကိရိယာမှုကိုခံရတဲ့အခါမှာကိရိယာခြင်းဟာသက်ခံဖို့ရင်စေတတ်စရာမကောင်းသေးတော့ညာလေးပဲမိမိတို့ရဲ့စိတ်ကိုရင့်ကျက်လာအောင်ခွင့်လန်းပေးတဲ့အတွက်ကြောင့်ကျိုးစွင့်ပါလေ။ဘုရင်အဲ့လိုပြောနေတယ်။ဒ ပြောလိုက်တဲ့အခါမှာသတိလောကမှာရင့်ကျက်ဖုံးဆိုတဲ့အရာကိုဖြစ်ခွင့်ရဖို့ဆိုတာကအကဲ့ရည်ကိုရှိဖို့တွေ့ကဲ့ရည်ချင်းဆိုတဲ့အရာကိုခံရတယ်ဆိုတဲ့အချိန်မှာဒီပုဂ္ဂိုလ်ဟာမိမိရဲ့ရင့်ကျက်ခြင်းကိုဖြစ်ပြီးသေးတယ်၊ဂုဏ်ကြီးသေးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မိမိပုံမှန်ကျေးဇူးရှိနေတဲ့ပုဂ္ဂိုလ်တယောက်ပဲလို့နားလည်လိုက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်မှာဒေါသဖြစ်နေတဲ့သာဒီပုဂ္ဂိုလ်ဟာမိမိရဲ့ကျေးဇူးကိုပြုတဲ့ပုဂ္ဂိုလ်တယောက်ဖြစ်နေမြင်သွားတဲ့အတွက်ကြောင့်လောကမှာမှန်ကန်တဲ့ဉာဏ်သိမှုလို့ခေါ်တဲ့ယောနိတော်မနတိကာရရှိဖို့ကတော့သိနေပြီလေ။အဲ့လိုသူတို့ကသူ့ကိုပြောလိုက်တဲ့အခါမှာသူ့မျက်နှာလေးကျုံပြီးတော့ဒီလိုဆိုရင်တော့တပည့်တော်စိတ်ကြီးတော်လေးကြောက်လို့ရပြီဗျာ။ဒီလိုမျိုးလောကကြီးမှာအရာရာဟာမိမိကိုပညာလေးသိနေတယ်။လောကကြီးမှာမိမိကိုဘယ်ဆောင်တုန်းကကောင်းခြင်းကလည်းမိမိကိုပညာလေးသိနေတယ်လို့မကောင်းခြင်းကလည်းပညာလေးကိုသိနေတယ်ဆိုရင်ဒီလိုအယူဆမျိုးကိုတပည့်တော်လည်းလက်ခံပါလေ။ဒီလိုမျိုးသူတို့အကျိုးဆောင်တဲ့စကားလေးတွေလိုအပ်တဲ့အခါလေးတွေကြောက်ပြပေးဖို့လိုတယ်။အဲ့လိုပြောပြပေးလိုက်ပါမှသူတို့ရဲ့စေဉလုံးလေးဟာမြင့်တက်ပြီးတော့တရားဘာဝနာလေးနဲ့ပေါင်းပြအထုတ်ကြမယ်။ပေါင်းပြအထုတ်နိုင်တဲ့စိတ်တက်လေးတွေလည်းဖြစ်လာမယ်။ဒီပုဂ္ဂိုလ်ကိုတွေ့တဲ့အခါမှာလည်းခွင့်လွတ်နိုင်တဲ့စိတ်တက်လေးတွေဝင်လာမယ်။ပုဂ္ဂိုလ်တယောက်ဟာမလျော်တဲ့အလုပ်ကိုပြုတော်ညာလေးပဲအဲ့ဒီပုဂ္ဂိုလ်ကိုစိတ်မဆိုးဖို့ဆိုတဲ့ညာလေးကိုဦးဇင်းတို့ကတော့ကြောပြဖို့ကြိုးပါလေ။ဒီလိုတော့ဟုတ်ကြဘူး။လောကမှာပုဂ္ဂိုလ်တယောက်ကမလျော်တာကိုပြုပြီးဒီမိနဲ့ရင်းကြီးတဲ့ပုဂ္ဂိုလ်တယောက်ကိုသာပြေကြောပြီးပြုလို့ရှိရင်ဒီလိုစကားမျိုးဒီလိုမျိုးပြောရလားပြန်ပြီးထောက်ပံ့ပေးလိုက်သေးတယ်။အကောင်းတော့မလုပ်ဘူးလေထောက်ပံ့ပေးလိုက်ရင်အဲ့တော့ဟိုဒီမှာပူပူပြီးသို့သားတယ်။အဲ့လိုမျိုးတွေပြောကြပါလေအကျိုးဆောင်ခြင်းဆိုတဲ့အရာဟာသူ့ရဲ့အကျိုးစီးပွားရှိအောင်သူဉာဏ်တော်ဖြစ်ပါလားနော်။ဒါတော့ဘုနောက်ဆုံးတစ်ခုအနေနဲ့ကဘာလဲဆိုရင်တမာနတ္တသာတဲ့သာဂုဏ္ဏကရာကဒီလိုပြောတယ်လေဆိုရင်တမာနတ္တသာတိတမာနသုခဒုက္ခဘာဘောပုဂ္ဂိုလ်တယောက်မှာချမ်းသာဆင်းရဲတဲ့အရာတွေဖြစ်နေပြီအဲ့လိုချမ်းသာဆင်းရဲကိုဉာဏ်ကြည့်ထားနိုင်လူရဲ့အဖြစ်ဟာတမာနတ္တသာဆိုတဲ့ကိုယ်နဲ့ဉာဏ်ကြည့်ထားခြင်းဒါလည်းဖြစ်ပါလေဝိသေလူလောကမှာပုဂ္ဂိုလ်တယောက်ဌာနမှုနဲ့သူ့ကိုသိပြီးထောက်ပံ့ပြန်သိမလို့ဘူးချစ်ခွင့်စကားနဲ့သူ့ကိုသိပြီးပြောပြန်မလို့ဘူးသူ့ရဲ့ဒုစီဘာကိုပြုဖို့မလို့ဘူးဆိုတဲ့ဝန်ခံလေးတွေအခါချင်းရှိဒီလိုသုံးခုစလုံးလိုအပ်တယ်ပြီးတော့လေးခုစလုံးရပ်ဆောင်ဖို့ရန်လိုအပ်တယ်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့လောကမှာများစွာရှိပါတယ်အဲ့ဒီလိုပုဂ္ဂိုလ်လေးတွေကိုမမြင်ရတာဖြစ်ပြီးပြေးလိုက်တယ်ဆိုရင်သူတို့ရဲ့စေနှလုံးရဲ့လိုအပ်ချက်နှလုံးသားရဲ့လိုအပ်ချက်ကြီးတွေပြည့်စုံသွားတာဖြစ်ပါတယ်။ဘုရားတို့တမာနတ္တသာဆိုရင်ဒီအရာကိုပြောရင်ကိုယ်နဲ့ဉာဏ်ကြည့်ထားခြင်းလို့ပြောနေတယ်။ညောင့်ပြီးခံစားခြင်းလို့ဒီလိုပြောရင်လည်းညာတယ်။ပုဂ္ဂိုလ်တယောက်မှာဆင်းရဲခြင်းဆိုတာဖြစ်လာပြီ။ပုဂ္ဂိုလ်တယောက်မှာစိတ်ရဲ့အတားအယဉ်ခြင်းတွေဖြစ်လာပြီ။ပုဂ္ဂိုလ်တယောက်မှာစဉ်နှလုံးဘူကံခြင်းတွေဖြစ်လာတယ်ဒါဟာဆင်းရဲတွေကိုဖြစ်နေတယ်အဲ့လိုအခြေအကျိုးလေးမှာဒီပုဂ္ဂိုလ်ကိုမိမိကသူ့ရဲ့ဘဝဒုက္ခလေးတွေကိုရောက်ပြီးခံစားပြီးတော့သူ့ရဲ့အခက်အခဲလေးတွေကိုမိမိတို့ကသံဖို့ပြီးဖို့လိုအပ်ပါတယ်ဘယ်လိုလဲပုဂ္ဂိုလ်တယောက်မှာသံသာဒုက္ခဆိုတာဖြစ်လာပြီလူသံသာဒုက္ခလေးတွေကိုလည်းပြောဆိုခြင်းတဲ့ပုဂ္ဂိုလ်ဒီလောကမှာများဆုံးရှိတယ်မိမိသံသာဒုက္ခဖြစ်လာပြီဆိုတာကိုမိမိဉာဏ်လေးသားနေတဲ့ပုဂ္ဂိုလ်ရင်းမိမိရဲ့မိစ္ဆေငယ်ချင်းတွေကိုပြောဆိုခွင့်ရမယ်ဆိုရင်လည်းပဲပြောဆိုခြင်းနဲ့သဏ္ဍာန်လေးတွေကလည်းလောကမှာဖြစ်နေကြတယ်ဘယ်လိုပြောဆိုလာပြီဆိုရင်လည်းသူတို့ရဲ့လောဘသက်ကလေးတွေကိုမိမိတို့ကဖြစ်စည်းပြီးတော့သူတို့ကိုချင်းမြောက်ပေးဖို့တိတ်တူအပ်ပါလေဘယ်လိုလဲဒီလိုမျိုးသူတို့ဘာရဲ့ဒုက္ခကိုမြောက်ရခံစားပေးခြင်းဆိုရင်အပိုင်းဟာပေါ့သူတစ်ပါးရဲ့ဒုက္ခကိုမြောက်ဝေခံစားနိုင်ဖို့ရန်အတွက်သူတစ်ပါးရဲ့ဒုက္ခကိုမြောက်ဝေခံစားနိုင်ဖို့ဆိုတာကမိမိတို့ကလိမ့်စားတဲ့သိစားလေးတော့ရှိဖို့လိုပါလေသူတစ်ပါးကိုလိမ့်လိမ့်စားစားနဲ့မိမိတို့ကသစ္စာပြုမှုနိုင်တဲ့သဘောထားတွေမိမိတို့ကရှိပါမှာမြောက်ဝေခံစားနိုင်တဲ့အဖြစ်ကဖြစ်ပေါ်လာတယ် ဒီကံကျင်းဆိုတဲ့တရားတွေမိမိတို့မှာရှိလာတဲ့ဇုမလည်းမိမိတို့မှာသူတို့ဘာရဲ့ဆန္ဒစင်းရဲဆိုတဲ့တရားတွေကိုမြောက်ပြီးခံစားပြီးချင်းမြောက်ထောက်ကပ်နိုင်တဲ့သဘောတွေဖြစ်လာနိုင်ကြပါလေ။ဒါကြောင့်လောကမှာလိုအပ်ချက်တွေကိုဖြစ်စည်းနေတဲ့သူတွေအပိုင်းမှာစိတ်နှလုံးရဲ့လိုအပ်ချက်ကိုဖြစ်စည်းခြင်းဟာတကယ်ဖြစ်စည်းတဲ့လိုအပ်ချက်ဖြစ်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်မှာစိတ်နှလုံးရဲ့လိုအပ်ချက်တွေဖြစ်လာပြီဆိုလို့ရှိရင်ဒါလေးတွေကိုမိမိတို့ဖြည့်ဆည်းလိုက်ဆိုရင်မိမိတို့ရဲ့ဖြည့်ဆည်းချက်တွေဟာပါရမီမြောက်တဲ့ဖြည့်ဆည်းချက်မျိုးတွေလောက်ထိဖြစ်သွားနိုင်ပါလေ။နိဗ္ဗာန်ကိုထိုးထွင်းသိနိုင်လောက်တဲ့အကျိုးရတဲ့တွေကိုရရှိနေနိုင်တဲ့ယုတ်တိကောင်းတွေကိုဖြည့်ဆည်းခွင့်ရတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်နိုင်ကြဖြစ်ပါလေ။ဒါကြောင့်ဘဂမပုဂ္ဂိုလ်တယောက်ရဲ့ဒုက္ခတွေကိုမြောက်ပြီးခံစားပြီးတော့နာယူမယ်ပုဂ္ဂိုလ်တယောက်ရဲ့ဒုက္ခသုခတွေကိုမြောက်ပြီးခံစားပြီးတော့သူ့ရဲ့ကက်ခဲတွေကိုမိမိတို့ဖြည့်ဆင်းပေးမယ်ဆိုတဲ့သိခံခြင်းတရားရှိတဲ့ပုဂ္ဂိုလ်တွေကလောကပြည်နေတာပါသိခံခြင်းခန္ဓာတရားသင်စားမရှိတဲ့ပုဂ္ဂိုလ်မှသူတစ်ပါးရဲ့အကျိုးဆောင်မှုဆိုတာကိုဘယ်လိုမှလုပ်နိုင်ဖို့မလွယ်ဘူးလောကမှာမြတ်စွာဘုရားရှင်ဆိုတဲ့ဘုရားကောင်းကြီးဟာအတုမရှိမြတ်တော်ဘူးတဲ့ပုဂ္ဂိုလ်ဖြစ်တော်မူပါလေ။အတုမရှိမြတ်တော်ဘူးတဲ့ပုဂ္ဂိုလ်ဟာဘုရားတို့သူတစ်ပါးရဲ့အလိုအစ္ဆာတရားသန္တာတွေကိုလည်းသိနိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်မှာဘာလို့နေတယ်ဆိုတာကိုမိမိရဲ့သဗ္ဗညုတဉာဏ်တော်နဲ့ဘုရားရဲ့ဉာဏ်တော်နဲ့နှမ်းစီပြီးတော့ကုညီပေးနိုင်တော်ကြလေပဲ။ဘုရားတို့ဒီလောကမှာနေတိုင်းနေကြတဲ့ပုဂ္ဂိုလ်တွေဆိုတာကမိမိအကျိုးကိုဆောင်ခြင်းသူတစ်ပါးအကျိုးကိုဆောင်ခြင်းဆိုတဲ့အကျိုးဆောင်ခြင်းနှစ်ပါးကိုဆောင်လဲပြီးနေထိုင်လို့မရတဲ့အတွက်မိမိရဲ့အကျိုးဆောင်မှုကိုလောက်ကံနေတဲ့ပုဂ္ဂိုလ်တွေလို့ပြောရင်လည်းရမယ်။သူတစ်ပါးရဲ့အကျိုးဆောင်မှုကိုလောက်နေတဲ့ပုဂ္ဂိုလ်တွေလို့လည်းပြောနိုင်တယ်။သူတစ်ပါးရဲ့အကျိုးကိုပုံစံမှန်ဆောင်နိုင်ဖို့အကျိုးရှိရှိနဲ့ဆောင်နိုင်ဖို့ဆိုတာကသိခံခြင်းခန္ဓာတရားနဲ့သူပါနေပြောတင်နေကြလေ။သူရင်ထဲမှာပါနေခံစားနေရတယ်သူရဲ့ဒုက္ခတွေကဘာဖြစ်လဲ။ဒါလေးတွေကိုမိမိကသိအောင်နာယူတတ်တဲ့စိတ်ဓာတ်ရှိဖို့ကြိုးရဲ။ဒုက္ခမှာနာယူတတ်တဲ့ပုဂ္ဂိုလ်တွေကိုစကားများပြောသွားတဲ့ပုဂ္ဂိုလ်တွေကဘာပြောလို့ရှိလဲ။ဒီလိုစကားပြောသိကောင်းတာပဲလို့ပြောတယ်။တကယ်တော့နာပေးနေတယ်။သူပြောချင်တာတွေပြောပြီးတော့သွားလိုက်ရပြီဆိုရင်ဒီနဲ့သွားကြတယ်။ပြီးတော့ရင်ဘာလုပ်လဲ။သူ့အတွက်လိုအပ်တဲ့ကလေးတွေကိုမိမိတို့ကဖြည့်ဆည်းပေးဖို့လိုတယ်။သူဘဝကြောင့်ဒီပြောချင်ပြောတယ်။သူရဲ့နောက်ကြောင့်တွေလည်းဒီပြောချင်ပြောတယ်။သူဘဝဒုက္ခတွေလည်းဒီပြောချင်ပြောတယ်။အဲ့ဒီအဖြစ်တွေဟာသူ့ရဲ့ဇေယျသူ့ရဲ့ဇက္ခသူ့ရဲ့ဘဝချက်တန်းမှုသူ့ရဲ့ပတ်ဝန်းကျင်သိအောင်ကြိုးစားနည်းတစ်မျိုးသာဖြစ်ပါလေ။ပြီးတဲ့အခါမှာသူ့ရဲ့ဘဝဒုက္ခဒုက္ခတွေကိုသိလိုက်ရတဲ့အခါမှာမိမိရဲ့အတွက်ရင့်တဲ့နေနိုင်တဲ့အသိဉာဏ်များများစွာကိုလည်းတစ်ဆင့်ကြံပြီးသင်ယူဝင်ရတယ်အော်လောကမှာဒီလိုမျိုးတွေဖြစ်လို့ရှိရင်ဒီလိုမျိုးဖြစ်တတ်တာလေဒီလိုမျိုးပြောဆိုကြမယ်ဒီလိုမျိုးပြုတ်ဘူးကြမယ်ဆိုရင်လောကလူသားတွေဒီလိုမျိုးခံစားကြရတာလေဒီလိုမျိုးဖြစ်လာတဲ့ပုဂ္ဂိုလ်တွေမှာဘယ်လိုကူညီပေးရမလဲဆိုတဲ့သူတို့ကိုကူညီမယ်ဆိုတဲ့မေတ္တာလက်ခံတွေကမိမိမှာဖြစ်ပေါ်လာတဲ့အတွက်မိမိရဲ့စိတ်နှလုံးမှာလည်းကုသိုလ်တရားတွေညှပ်စွာတိုးပွားတယ်သူတို့ကိုအင်မတန်သိတော်တဲ့သကလုံးလေးတွေကိုရွေးချယ်ပြီးတော့သူ့ရဲ့ဘဝသူရဲ့တရားသူရဲ့ဓက္ခာလေးတွေသုံးသက်ဆင်ခြင်းပြီးတော့ချင့်ချင်ကြီးပြောလိုက်တဲ့အခါမှာကောင်းစွာချင့်ချင်တတ်မယ်ဆိုတော့အများအားဖြင့်ပေါ့အကျိုးများသွားတာညာတယ်။ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဒုက္ခမှာအကျိုးဆောင်ခြင်းဆိုတဲ့အရာကိုပြုခွင့်တာနေတဲ့ပုဂ္ဂိုလ်တွေဟာဒီလိုသိခံပြီးတော့ဓာယုံခြင်းဆိုတဲ့အရာကိုပြုပြီးတော့ကြိုးစားကြတာမှသူတို့နဲ့ပြည့်စုံနေတဲ့သက္ကလုံးလေးတွေသူတို့နဲ့တင့်လျော်နေတဲ့တရားတော်လေးတွေသူတို့နဲ့တင့်ကြော်နေတဲ့အချမ်းညာလေးတွေကိုပြီးနေတာဖြစ်ပါလေ။လက်တွေ့ကြတဲ့ကျုပ်စုပြောထောင်မှုလေးတွေကိုသင်ပြောနေခြင်းဖြစ်ပါလေ။သူတို့ဘာရဲ့ဒုစီဘွားကိုတောင်းဖို့ရန်အတွက်ကြောက်ပြီးခံစားနိုင်ဖို့ဆိုတာကနောက်ထောင်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်။နောက်ထောင်ကောင်းတဲ့ပုဂ္ဂိုလ်ရောခေါင်းဆောင်ကောင်းတွေဖြစ်လာကြတယ်။ဘာဖြစ်လို့လဲ။မိမိတို့ရဲ့ခက်ခဲတွေကိုဖြည့်ဆင်းပေးတဲ့ပုဂ္ဂိုလ်ပဲလို့ဒီလိုနားလည်လာကြတယ်။ မိမိရဲ့၎င်းကိုနာခံဖို့ရန်အတွက်လည်းသူတို့ကအစင်သိဖြစ်လာကြတယ်။မိမိစိတ်ကနေပြီးတော့ပြောချင်တာကိုပြောလိုက်တယ်ဆိုတဲ့ပုံစံနဲ့ပုဂ္ဂိုလ်တရားရဲ့ဒုက္ခဒုက္ခတွေကိုနားထောင်ပြီးတော့ပြောဆိုလိုက်တယ်ဆိုရင်ဒီပုဂ္ဂိုလ်တွေကနောက်တစ်ခေါက်ဒီတော့မှထပ်ပြီးလှည့်ပြီးတော့ချိကန်ကြတယ်ဟုတ်ဘူး။ဒါပေမဲ့ဦးစင်းကဒီလိုမျိုးမျှော်ဝေခံစားနေရတဲ့ဘဝကိုတိတ်တိတ်တည်းလို့ပြောတာဟုတ်ဘူး။ဒီလိုဘဝမျိုးကိုရက်တက်ပြန်ရတယ်ဆိုရင်လည်းရက်တက်ခံတဲ့အဖြစ်တော်လေးဖြစ်နေပါတယ်။ဘာဖြစ်လို့လဲ။လူများလူချိမြောက်ရသိချင်းရပါလေ။ဘာဖြစ်လို့လဲ။ခလူကတစ်မျိုးလူတယ်။ဒီလူကတစ်မျိုးလူတယ်။အဲ့ဒီပုံကိုယ်လေးကိုသူတို့ရဲ့လူမျက်ချက်ကိုအဖြစ်နိုင်ဆုံးချင့်ချင်စဉ်းစားပြီးတော့ကျိုးဆူကားတဲ့အလုပ်အလုပ်တရားလို့ဆင်းရဲတဲ့အလုပ်ချမ်းသာခြင်းကိုအလိုရှိတဲ့သူတော်ကောင်းများတဲ့ကကြည့်နေမှာမှန်လို့လားကြည်ဒါကြောင့်ရှိရှိသူတော်ကောင်းနေဒါလို့ကြတယ်တော့ဝင်ပြီးတော့ကုလကုလို့ကြတယ်တော့ပြီးတော့ဒီတစ်ပါးအကျိုးကိုတောင်းတဲ့ပုဂ္ဂိုလ်လည်းရှိရပေါ့ချိုလည်းပဲသုံးကံဝတ်နေနေထိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိကြတာပဲဒါပေမဲ့လောကကြီးမှာလူအပ်တဲ့သူရှိနေတဲ့အတွက်ကြောင့်အများအကျိုးကိုတောင်းဖို့လူတွေသူတွေခံယူချက်ကလေးတွေကာတယ်မှာဦးကင်းတို့ရဲ့ဇာတမဖြစ်တဲ့ပုဂ္ဂိုလ်များကလည်းပဲထွန်းကြတယ်ကတဲ့မှာဦးစင်းတို့ရဲ့စိတ်တွေကလည်းဒီလိုသန္ဓေလေးတွေရှိနေလေတဲ့အတွက်ကြောင့်ဒီလိုလုပ်နေလို့ပြီးနေရတာပဲအဲ့တော့ဒီလိုလုပ်တွေကိုလုပ်ခြင်းကြည့်ဟူသောအကြောင်းကြောင့်မိမိရဲ့အကျိုးစီးပွားတွေကတော့တနည်းပြောမယ်ဆိုရင်ပေါ့ဘဝကိုဆုံးသက်နယ်လောက်တဲ့အဖြစ်ခြင်းချံကျုပ်ကိုအထုပ်ဝင်အခြေအနေကလေးပါးသားပြီးနေမိမိဆိုတဲ့ပုဂ္ဂိုလ်ပေါ့ဦးစင်းကိုရည်ညွှန်းပြီးပြောခြင်းမဟုတ်ပါဘူးအကျိုးဆောင်ခွင့်ကိုရထားတဲ့ပုဂ္ဂိုလ်တွေဟာဒီလိုအကျိုးဆောင်မှုကိုငှက်နေနေတဲ့ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်လိုက်ခြင်းဒီဟုဆိုအကြောင်းကြောင့်မိမိကိုကြောင်းပြုပြီးသူများစွာဟာအေးချမ်းသွားကြတယ်၊ငြင်းချမ်းသွားကြတယ်၊အကျိုးတွေများစွာဖြစ်သွားကြတယ်ဆိုရင်မိမိရဲ့ဘဝလေးတွေအဲ့လိုဘဝမျိုးနဲ့နေထိုင်နိုင်ကြတယ်ဆိုရင်တော့နေထိုင်ကြပါလို့ဆင်ခါတိုက်တွန်းပါလေ၊ဆန္ဒလည်းပြုပါလေ။ဦးစင်းကဦးစင်းပြောခြင်းတော့ဟုတ်တယ်မှလည်းဟုတ်တယ်ပေါ့လေ။ဟုတ်တယ်လေ။ဟုတ်တယ်ဟုတ်တယ်ပေါ့။ဒါတော့မတည်ကြဘူးပေါ့နော်။အဲ့တော့ဘုရားတို့ကြီးညောက်ခြင်းဆိုတဲ့ဒီလိုတရားလေးတွေပြုစုပြောင်းလိုက်တဲ့အခါမှာဒါနကိုပြုတဲ့ဒီပဲဖြစ်ဖြစ်သစ်ခင်ဝင်စကားဆိုတဲ့တရားဝိဇ္ဇာဆိုတဲ့စကားကိုပြောဆိုတဲ့ဒီပဲဖြစ်ဖြစ်သူတို့ဘာရဲ့အကျိုးစီးပွားကိုရှင်းရှင်းပဲဖြစ်ဖြစ်ကိုယ်နဲ့တန်းယူထားပြီးတော့သူတို့ဘာရဲ့ဒုက္ခဒုက္ခတွေကိုညှောက်ရခံစားပြီးတော့သူတို့သူ့ရဲ့အကျိုးကိုဆောင်တဲ့ဒီပဲဖြစ်ဖြစ်ဒီလိုဆောင်ခြင်းဆိုတဲ့အပိုင်းမှာမိမိတို့ရဲ့စိတ်ဓာတ်ကလေးတွေကိုပြုခြင်းပြီးတော့ဆောင်ရွက်နေကြရတဲ့ပုဂ္ဂိုလ်များမှာဖြစ်ကြပါလေ။တခါတည်းမှာမိမိအကျိုးဆောင်နေပါလေနဲ့မိမိအကျိုးဆောင်ခြင်းကိုခံယူနေတဲ့ပုဂ္ဂိုလ်ကြီးဟာအကျိုးဆောင်နေတဲ့ပုဂ္ဂိုလ်အပေါ်မှာမလျော်တဲ့အပြစ်ကိုအကျိုးစုတွေကိုလည်းပြုတတ်ကြပါလေ။ဘယ်လိုပြုဖို့ကြောက်စီတွေကိုပြုတဲ့အခါမှာမိမိရဲ့အကျိုးဆောင်သူတွေဖြစ်နေဝင်ပေါ့။ဘယ်လိုပြုနေတဲ့ပုဂ္ဂိုလ်တွေကိုသိခံပေးဖို့လိုတယ်။အဖြစ်လို့လေသူတို့မှရင့်ကျက်တဲ့အဉာဏ်ရှိဒီလိုဖြစ်မှုမဖြစ်ဘူးသူတို့မှမရင့်ကျက်သေးတဲ့အတွက်ဒေါသဒေါသမောဟရဲ့ဆင်းရဲမှုသူတို့ကခံရတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်တွေဟာသူတို့ကိုဒေါသဆဲရမယ်ဒါသူတို့ကိုကြည့်လိုက်ရင်အလွန်တရာသနာကိုကောင်းနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ဒါကြောင့်မို့သူတို့ဘာအကျိုးကိုတောင်းပန်ဆိုတဲ့ပုဂ္ဂိုလ်တွေမှာသူတို့ရဲ့ပြင်းမှမှုတွေကိုလည်းပဲခံနိုင်ရည်ရှိဖို့တိခဏနိုင်ဖို့ဆိုရင်ဒီလိုတရားသဘောလေးကိုမိမိတို့ကသိသိသိဖို့လိုပါလေ။ဒီလိုတို့တရင်တော့ပုံတဘာလေးရှိပါလေ။ဒီလိုတို့ကြောင်းတဲ့ကြီးမှာတောင်ဝန်များစွာယူနေတဲ့ပုဂ္ဂိုလ်တဘာလေးဖြစ်ပါလေ။သူတော်ကောင်းတူနေဖြစ်ပါလေ။ဒီလိုနဲ့ဗာမိဘူးလေ။ဒီလိုကဒေါသစိတ်ရှိတဲ့ပုဂ္ဂိုလ်ကဒါပေမဲ့ဒီနေ့ဒီလုပ်နေတဲ့လုပ်တွေကိုသိလိုက်လို့ဆိုရင်တော်တော်လေးကိုမိမိရဲ့စိတ်ကိုချိုးနေပြီးတော့အရာရာကိုသိခံပြီးသိသိပြီးတော့သာခေရရေဆိုတာသူပြောပြတယ်။ဒါပေမဲ့လက်ကျင့်မှုတွေအကောင်းလာတဲ့အခါမှာတူအောင်ဒီရာကိုနိုင်နိုင်နည်းနည်းနဲ့တော်ရည်လုပ်နေတာလေပုဂ္ဂိုလ်တယောက်ဖြစ်တာပါလေ။လက်ကျင့်နေဆိုရင်လက်ကျင့်ကြတာပါလေ။ဒါဒေါသဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ပဲ။ဒါကိုချက်ဖို့ကြွယ်ဘူးလို့ဒီလိုတော့မထင်နဲ့။ဘုရင်တို့တောင်မြုပ်မာကန္တယံဆရာတော်ကြီးကပြောတယ်။ဒီဘဝဆိုတာကုသိုလ်ကံနဲ့အကုသိုလ်ကံဆိုတဲ့ကံတစ်ခုကိုချမ်းမြေ့လာကြတဲ့ပုဂ္ဂိုလ်တွေပါတဲ့ပရိသတ်ဒီအကျိုးကိုပြောခြင်းမဟုတ်ဘူးဘုဒ္ဓအကျိုးကိုပြောမိမွေးတိုင်းဖတ်မွေးတိုင်းဆားမယ်ဆိုရင်တော့ မကောင်းမှုမှာမွေ့လျက်တဲ့သိအတိုင်းနဲ့မကောင်းတဲ့သဘောတွေကများနေတယ်။ဒုတက်တဲ့မြင့်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းဆိုရင်တော့ပြစ္ဆုတ်တန်ဒုဏဝိရိယကိုစိုက်ထုတ်ပြီးတော့ကြိုးစားပါမှပြုခြင်းပါမှဒုတက်ပဲလေဘဝလူ့ဘဝပါလားတဲ့ဒီလိုပြောတယ်။ဒါကြောင့်မို့သင်္ခါဝတ္ထုတရား၄ပါးနဲ့ရှင်းလင်းထောက်ပြခြင်းဆိုတာကသူတစ်ပါးကိုရှင်းလင်းထောက်ပြခြင်းလို့ပြောနိုင်လို့ညာလေပဲသူတစ်ပါးအကျိုးကိုတောင်းခြင်းတည်မိမိအကျိုးကိုတောင်းခြင်းတစ်ပါးတည်းဖြစ်သွားတယ်။ဒီခံခြင်းတရားကိုမိမိတည်းပုဂ္ဂိုလ်ဆိုတာကဒီခံခြင်းရဲ့အကျိုးကိုနားလည်တဲ့ဉာဏ်ပညာရှိလို့ခေါ်ဘူးလား။ဟုတ်တယ်။ဒါဆိုလို့ရှိရင်ဒီခံခြင်းတရားကိုပြုနေတဲ့ပုဂ္ဂိုလ်ဟာပညာပါရမီဆိုတဲ့ပါရမီတရားကိုဖြည့်ပြီးနေတဲ့ပုဂ္ဂိုလ်တရားလည်းမဟုတ်ဘူးလား။ဟုတ်တယ်သိခံခြင်းကိုပြုနေတဲ့ပုဂ္ဂိုလ်မှာမိမိမပြုတဲ့မပြုထိုက်တဲ့အရာကိုမပြောဖြစ်မပြုဖြစ်အောင်သိခံပြီးတော့နေတဲ့အတွက်ကြောင့်ဝိရိယစိုက်ထုတ်ထားရမှာလားစိုက်ထုတ်ထားရတယ်။ဒါဆိုလို့ရှိရင်ဝိရိယပါရမီဟာလည်းမပါသွားဘူးလားပါသွားတယ်။ဒီတဲ့အခါမှာဒီလိုမျိုးတတ်မဲ့ဘွယ်အာယုံတွေပေါ့လောဘကိုဖြစ်စေတတ်တဲ့အာယုံဟာလည်းတတ်မဲ့ဘွယ်အာယုံတစ်မျိုးပဲဒေါသကိုဖြစ်စေတတ်တဲ့အာယံတွေဟာလေဒေါသကိုပင်းဆောင်တတ်တဲ့ဇေတဲ့အရာတွေပဲဘောဟကိုဖြစ်စေတတ်တဲ့အာယံတွေဟာလေဘောဟကိုဖြစ်ပေါ်စေတဲ့ပင်းဆောင်မှုအာယံတွေပဲဒီလိုတက်လက်ွယ်အာယံတွေကိုသိခံခြင်းဆိုတဲ့ခန္ဓာတရားကိုလက်ခံထားပြီးဝိရိယထုတ်ပြီးတက်ပြန့်ခံပြီးနေလိုက်တဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်မှာနိခမ္မပါရမီဆိုတဲ့အရာတစ်ခုကဖြစ်ချောင်းပြီးမရှိအောင်ဘူးလားဒီလားရဲ့အဲ့ဒီလိုခန္ဓာတရားကိုဝိညာဉ်ပြီးတော့ဒီတစ်ပါးရဲ့အကျိုးကိုစမ်းဆောင်နေတဲ့ပုဂ္ဂိုလ်တယောက်ဒေါသဆိုတဲ့တရားကတည်တည်နေနေကြီးမဖြစ်ပေါ်လာတဲ့အတွက်ကြောင့်သူဟာကိုယ့်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်တယောက်မဖြစ်နေဘူးလားဖြစ်နေတယ်အဲ့ဒီကောင်မှမိမိရဲ့စိတ်နှလုံးကိုပုံစံမကျတဲ့ပုံစံနဲ့တစ်ဖက်ကပြုတ်မှုလာပေမဲ့မိမိဘက်ကလည်းပဲမတည်တတ်တဲ့စိတ်ဓာတ်စိတ်ထဲမှာဖြစ်သွားတော်ကြနေတယ်မိမိရဲ့ဒီလိုဖြစ်ပေါ်လာတဲ့ဝေဒနာကိုသိခံရဆိုတဲ့အရာနဲ့ချိုးနှိမ်ပြီးနေလိုက်နိုင်တဲ့အတွက်ကြောင့်သူ့မှာဒေါသတရားတွေကဝိတိတ်ကမလို့ခေါ်တဲ့ဒုံကျူးပြီးဖြစ်တဲ့အကျိုးမဖြစ်ပေါ်လာတော့မဖြစ်ပေါ်လာတဲ့အတွက်ကြောင့်သူ့အသက်ကိုတချင်းဆိုတဲ့အရာဟာလည်းသူ့မှာဖြစ်တော့ဘူးဟုတ်တယ်ဒီလကံတွေကိုလည်းသူကဆောက်ထိန်သွားနိုင်တဲ့အတွက်ကြောင့်ဒီလိုသိခံခြင်းခန္ဓာပါရမီနဲ့ဒီထိုင်ပြီးတော့သူများအကျိုးကိုစမ်းဆောင်နေတဲ့ပုဂ္ဂိုလ်ဒီမှာတိလဆိုတဲ့ပါရမီကိုလည်းတပါးတည်းသိခြင်းဖြင့်ချန်သွားကြ၏ဒီတဲ့ခါမှာကိုယ်စဉ်တို့သိခံပြီးတော့သူတစ်ပါးရဲ့အကျိုးကိုစမ်းဆောင်နေတဲ့ပုဂ္ဂိုလ်ဒီမှာသစ္စာကိုမြင်သိတဲ့အမှန်ကိုမြင်သိတဲ့ထောက်ပံ့ကောင်းတစ်ခုရမယ်ဆိုရင်သိခံတရားသာကိုယ်ကကျေနပ်အားရတဲ့စိတ်ဓာတ်တွေတစ်ပွားပွားနဲ့ဖြစ်ပေါ်လာကြတာဖြစ်တယ်။အဖြစ်လိုပဲ။ပုဂ္ဂိုလ်တ attva တို့မှာစိတ်သုံးနေတဲ့သဘာဝဓမ္မကိုဉာဏ်နိုင်စမ်းနေတာကသစ္စာတရားကိုမြင်သိခြင်းပဲ။ပုဂ္ဂိုလ်တယောက်အမှားလို့ဆိုပေမဲ့မိမိမှာသိခံခွင့်ဆိုတဲ့အရာကိုရနေတဲ့အတွက်ကြောင့်မိမိရဲ့ပါရမီတွေကိုပြည့်စုံအောင်ထောက်ပံ့ပေးနေတဲ့ပုဂ္ဂိုလ်ပဲလို့ပုဂ္ဂိုလ်တ attva တို့မှာစိတ်သုံးနေတဲ့သဘာဝဓမ္မကိုမြင်နိုင်သွမ်းတဲ့အတွက်ကြောင့်တိခံခြင်းဒီကနေသူ့အတွက်အလုံးတရားဖြစ်တာကရှိတယ်တရားဖြစ်တယ်တိခံခြင်းဟာဒီလိုကောင်းတို့ရဲ့ခွန်အားဖြစ်ပါလေလို့မြတ်စွာဘုရားဟောထားတယ်လို့ပဲတိခံခြင်းဟာနိဗ္ဗာန်ဆိုတဲ့တရားကြီးကိုဖွင့်တဲ့နိုင်တဲ့အရှိကိုခွန်အားတွေဖြစ်စေပါလေတိခံခြင်းမရှိတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်ဆိုတာကိုမျက်မှောက်ပြုနိုင်ဖို့ဆိုတာကဘယ်လိုမှမဖြစ်နိုင်ပါဘူးဒါကြောင့်မို့သစ္စာကိုမြင်သိဆိုရင်သိခံခြင်းဆိုတဲ့တရားကိုဖြစ်ဖြစ်နေရမြင်ပြီးခြင်းဖြင့်သိခံခြင်းဆိုတဲ့တရားနဲ့အကျိုးဆောင်ခွင့်ကိုရပြီးမြင်ပြီးခြင်းဖြင့်ဒါဆိုမှအာရဝန္တာကိုကောင်းတဲ့အတွက်ကြောင့်မိမိတို့ဘက်ကနေပြီးတော့သိခံခြင်းဆိုတဲ့တရားကိုသိနေဖို့လိုတယ်။ပြီးတော့ဒိဋ္ဌံဆိုတဲ့ပါရမီကိုမိမိကဆက်ပြီးတော့ပူပန့်ပေးလိုက်မယ်ဆိုရင်ဒိဋ္ဌံပါရမီလည်းပြည့်စုံလာလိမ့်မယ်ပြီးတော့မိမိဟာသူတစ်ပါးအကျိုးကိုတောင်းနေတယ်ဆိုတဲ့စိတ်ဓာတ်ကိုဝိညာဉ်ထားတဲ့အတွက်ကြောင့်မေတ္တာပါရမီတွေဟာလည်းပြည့်စုံလာလိမ့်မယ်။ဒီတဲ့ခါမှာမိမိရဲ့အကျိုးဆောင်မှုကိုလက်ခံနေတဲ့ပုဂ္ဂိုလ်တွေဖြစ်တော်ရလည်းပဲမိမိကိုမလျော်တဲ့အပြစ်ကိုမလျော်တဲ့သက္ကလုံးတွေနဲ့ပြောလာတော်ညာလည်းပဲဟောဒီလိုပါသူတို့ကပြုတ်တတ်တာပဲ။အမှန်တရားမသိသေးတဲ့မတရားကိုမမြင်နိုင်သေးတဲ့အသိဉာဏ် မရင်တဲ့သေးတဲ့ပုဂ္ဂိုလ်တွေဟာဒီလိုပြတ်တက်တာပဲအဝိဇ္ဇာသင်္ချာရှိနေတဲ့ဝိဇ္ဇာတန်းတန်းနဲ့ဖြစ်နေတဲ့သက္ကာဒိဋ္ဌိသင်္ချာရှိနေတဲ့ခန္ဓာ၅ပါးရဲ့တောင့်တမှုကိုခံနေရတဲ့တဏှာဒါသလို့ခေါ်တဲ့တဏှာရဲ့ပြည့်စုံနေဖြစ်နေကြတဲ့တဏှာကတောင့်ဆိုသမျှလူကိုဖြစ်ပြီးတွေ့ဖို့ရန်အတွက်သာရှေ့ရှုသာစုနေကြတဲ့ဒီလိုပုဂ္ဂိုလ်တွေကိုသိဆိုလို့ပါဗျာထူးပါလေဒီလိုပုဂ္ဂိုလ်တွေကဒီလိုအချိန်မှငါရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းသာမရှိသေးတဲ့အတွက်ကြောင့်ဒီလိုပုဂ္ဂိုလ်တွေကိုဥပိ္ပခံပြုပြီးတော့နေထားလာတယ်ကောင်းပါလေဆိုလေဥပိ္ပခံပြုတဲ့စိတ်တက်လေးတွေဟာဥပိ္ပခံပါရမီပြည့်စုံဖို့ရန်အတွက်အကြောင်းထောက်ကပ်နေတဲ့ဖြစ်လာနိုင်တဲ့အတွက်ကြောင့်ဒီခံခြင်းဆိုတဲ့တရားကိုလက်ခံပြုပြီးတော့သင်္ခါဘုဒ္ဓတရားတွေကိုပံ့ပိုးပေးနေတဲ့ရှင်းရောက်နေတဲ့ပုဂ္ဂိုလ်တွေဆိုတာကနိဗ္ဗာန်ဆိုတဲ့စကားကြီးကိုဖွင့်တဲ့နိုင်ဖို့ရန်အတွက်ပြုစုကြိုးဆောင်နေကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်။မိမိတို့ရဲ့စိတ်သက်တွေဟာရင့်တဲ့ရင့်ပြီးတော့မိမိတို့ရဲ့စိတ်နှလုံးတွေဟာပို့ပြီးတော့ခိုင်ခန့်တဲ့ကြည်ကြည်တဲ့သဘာဝလေးကြီးဖြစ်လာကြမှာဖြစ်တယ်။ဒါကြောင့်မို့ဘုရားတို့မိမိတို့စိတ်နှလုံးမှာလိုအပ်နေတဲ့လိုအပ်တဲ့ကလေးတွေသူတို့ဘာရဲ့စိတ်နှလုံးမှာလိုအပ်နေတဲ့လိုအပ်တဲ့ကလေးတွေကိုဖြည့်ဆည်းတင်ကြတယ်ဆိုလို့ရှိရင်သင်္ကပ္ပုတ္တရားကိုမိမိကိုယ်တိုင်လည်းပြုတယ်။သူတစ်ပါးသူတဲ့ပုဂ္ဂိုလ်ကလည်းပြုတယ်။ကာခွဲ့တဲ့နေသာမပြုနေတယ်ဆိုရင်ဘုံတန်ကြကြပြပြုပါစေ။ဒါနပြုတဲ့အခါမှာလည်းပဲသိခံခြင်းဆိုတဲ့တရားကြီးရှိတယ်။ဒါနပြုတဲ့အခါမှာလည်းပါရမီ၄ပါးဟာတွင်ပြီးပါသွားမှာဖြစ်တယ်။စိတ်ဖွယ်စကားကိုပြောတဲ့အခါမှာလည်းပါရမီ၄ပါးဟာပူရဲပြီးတော့ကပ်ပါလာကြမှာဖြစ်တယ်လို့အကျိုးဆောင်တဲ့အရာကိုပြုတဲ့အခါမှာပြောင်းပြီးခံစားပြီးတော့ကိုယ်နဲ့တန်းတူပြုပြီးတော့သူ့ရဲ့ဒုက္ခဒုက္ခတွေကိုမိမိကနေပြန်လည်ပြီးတော့ဖြည့်ဆည်းပြည့်တဲ့အခါမှာလည်းပဲပါရမီ၃ပါးကိုဖြည့်တင်ပြီးသားဖြစ်နိုင်တဲ့အတွက်မိမိတို့ရဲ့ရံကျဲတဲ့ခွန်သားလေးတွေကိုမိမိတို့ကရှားအောင်ကိုယူဖို့နဲ့တိတ်ကိုရည်ကြည်တယ်။ဒါကြောင့်ဒီလိုမျိုးမိမိတို့ကနေဖြည့်တင်လာတဲ့အခါမှာမိမိတို့ရဲ့စိတ်တွေဟာဖြည့်ဖြည့်နဲ့ဖြတ်တတ်လာတယ်လောကကြီးကိုလည်းမမကကန်နဲ့မြတ်တတ်ပါမယ်။လောကကြီးကိုလည်းမမကကန်နဲ့ကြည့်တတ်ပါမယ်။အဲ့လိုကြည့်တတ်လာတဲ့အခါမှာလည်းလူရှုသင်တာလည်းလူရှုတတ်ပါမယ်။အကျိုးဆောင်တဲ့တယ်လို့ယူဆတဲ့အခါမှာလည်းအကျိုးဆောင်တဲ့ပါမယ်။အရာရာလိုမိမိကပါဝင်ပြီးဆန်းဆောင်လို့တဲ့သဏ္ဍတ်တည်းဟာလည်းနောက်ကိုထွက်သွားကြတယ်။ဒီနေ့ဒီလောကမှာအလုံးနဲ့အရာရာမှာကိုပါခြင်းနေတဲ့စိတ်တည်းသိရှိတာ။အရာရာမှာပါခြင်းဆိုတာကငြင်းကြတဲ့ဒီထိုင်မှုမျိုးမဟုတ်ဘူး။ကိုယ်လုတ်တဲ့လုတ်တဲ့တဲ့လုတ်ကိုကိုသိဖို့ကြိုးတယ်။ဒါဘေးရမှာဆန်းဆောင်နေတယ်ဆိုတာကိုသိဖို့ကြိုးတယ်။ဘေးရမှာတော့ဖြင့်သူတစ်ပါးကိုတောင်းတင့်တဲ့ဆိုတဲ့အသိဉာဏ်မျိုးလည်းရှိဖို့ကြိုးတယ်။ဒီလိုသိဉာဏ်တွေဟာမိမိတို့သူတစ်ပါးအကျိုးကိုသင်္ကန်းဝတ္ထုတရားလေးပါးနဲ့ရှင်းပြထွက်ပြန်ပြီးနေတဲ့အခါကျရင်ဒါတွေကတစ်စက်နဲ့တစ်စက်နဲ့လည်းနဲ့ဆန်းဆိုင်ပြီးသဘောပေါက်လာမှဖြစ်တဲ့အတွက်သဘောပေါက်လာပြီးသဘောပေါက်လာပြီးမိမိတို့ရဲ့ဘဝကိုဘယ်လိုတည်ထိုင်ရမလဲဆိုတာကိုသိတာလည်းဖြစ်တဲ့အတွက်မိမိတို့ရဲ့ဘဝကတည်းကတည်းကပုံစံဆိုတဲ့နိဗ္ဗာန်တခါကြီးကိုဖွင့်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်လာချင်ဖြစ်ပါလေ။ဒုက္ခမှာရှိတဲ့လူတွေရဲ့ဘယ်ရဲ့လူတွေရဲ့သဘာဝကိုလည်းသင်္ကတရား၄ပါးကိုမိမိတို့ချင်းချောက်ထောက်ပံ့ပြီးနေကြတယ်ဆိုရင်သိရှိနေသိရမယ်။မိမိတို့အချင်းချင်းနေတဲ့ဇာတိတွေဟာဒုက္ခမှာချင်းချင်းနိုင်တဲ့ဇာတိမဟုတ်ဘူး။ချင်းချင်းကိုကောင်းတဲ့ဇာတိမဟုတ်ဘူးဆိုတာလည်းသိရတယ်။တိတ်ကိုမိမိတို့ဖြစ်နေတဲ့ဇာတိဟာလည်းဘာမှအစ်စ်တာတာမရှိတော့ဘူးဆိုတာသိပါလေ။ဘသုံးမိမိတို့အနေနဲ့ဓာတိကကင်းဝေးနေတဲ့ဘဝတစ်ခုကိုရရှိသိနေကြလေ။အကောင်းဆုံးပဲသိလာကြမယ်။အဲဒီကစားတဲ့အာမဒီလိုဒုက္ခတွေအလုံးချုပ်ခြင်းရဖြစ်တဲ့ဒိဋ္ဌံဆိုတဲ့ဘုမာပကံကိုရရှိနိုင်တဲ့ဒီလားခြင်းနဲ့သမာဓိဖြင့်ပညာဖြင့်တွေ့ရှိကိုဖြစ်တဲ့နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဖြစ်လာကြဖြစ်တယ်။တကယ်လည်းပြည်သာဖြစ်နေပြီပါဒီဘဝမှာမပြည့်စုံသေးရင်လည်းရင်းမယ်ဘဝသဘောနဲ့တကွသဇာနဲ့တကွမိမိတို့မှာပြည့်စုံသေးတဲ့ပြည့်စုံလာကြတယ်ဒီဘဝမှာတော်တော်လေးဖြစ်ထားတဲ့ပုဂ္ဂိုလ်တွေလည်းအတော်တန်တွေ့ရတယ်ဒီပုဂ္ဂိုလ်တွေကိုကြည့်လိုက်ရင်အတိတ်ကဖြစ်ခြင်းခဲ့ကြတယ်လို့ဒါလည်းပြောကြတယ်ဒီဘဝမှာလည်းသူတို့ကအာဟုတ်အာခင်းနဲ့ရခဲတဲ့ခွန်သားလေးတွေရယူပြီးတော့ဖြစ်ခြင်းနေကြတယ်အဲ့လိုဖြစ်ခြင်းကြတဲ့ကြောင့်ဒီလောကကြီးထဲမှာသံသာဆုံးဆိုတဲ့တရားကဒီခန္ဓာငါးပါးမရှိတဲ့ဘဝသက်သာဆုံးပဲဒီလိုစိတ်နှလုံးမှာသဘောပေါက်လာတယ်။အရင်ကစောင့်ကြတဲ့စိတ်နှလုံးရဲ့လူအပ်ချက်ကြီးရဲ့ဘုံတန်ကနေပြီးတော့တကယ့်စိတ်မှန်တဲ့စောင့်ကြတဲ့အခုဖြစ်လာတယ်။ခန္ဓာငါးပါးရဲ့စောင့်ကြတဲ့ချုပ်ငြိမ်းသွားတဲ့ဒ တဏှာရဲ့တောင်းဆိုချက်တွေချုပ်နှီးသွားရင်တဏှာရဲ့ဆက်ဆောင်မှုတွေချုပ်နှီးသွားရင်တဏှာရဲ့လူနေကံကိုလိုက်ပါခွင့်ရနေတယ်ဘဝကနေပြီးတော့လုံမြောက်သွားတဲ့ပုဂ္ဂိုလ်ဖြစ်လာခြင်းဒီသာကောင်းဆုံးဖြစ်တယ်ဆိုပြီးစိတ်ရဲ့တောင်းတခြင်းလိုအပ်ချက်တွေဟာဖြစ်ပေါ်လာကြတယ်အဲ့လိုဖြစ်ပေါ်လာတဲ့အခါမှာလက်တွေသင်ကြံခြင်းဆိုတဲ့အရာကိုမိမိတို့လက်တွေကျူနိုင်ပါကြမှာဖြစ်တဲ့အတွဲမိမိတို့ဒီနေ့သင်္ကန်းဝတ္ထုတရားလေးလေးပါးကိုမိမိတို့လက်တွေကျန်တာဖြစ်ခြင်းကြည့်တာပါလူလောကမှာဒီတိုင်းနဲ့ပုံပုံနဲ့လူလောကနဲ့ရှင်နဲ့ပြုစုပြုထောင်မှုတွေကိုပြုနိုင်တယ်ဒီလိုရှင်ဘွားရောက်နေတဲ့ပုဂ္ဂိုလ်တွေယောဂီဘွားရှိနေတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့ဖြစ်နေကြရတယ်ရတော်ဒီနေ့တည်းပဲဒီခွင့်သားကြီးဟာလက်ဝဲပန်းပန်းရရှိထားတဲ့ခွင့်သားတွေပါဖြစ်တာပါပဲဘုရင်ရေတိလသမာဓိပညာရှင်းပြဆိုတဲ့စစ်စင်တုံးရပြည့်မြတ်ကိုဘယ်လိုသိရမလဲဆိုတဲ့အပိုင်းကိုတော့ဒီနေ့ပြောဖို့ရအတွက်ဘုရင်မကြိုးစားတော့ဘူးနော်မဖြစ်လို့လေရှိကကျတော်ကောင်းတွေဘုရင်ရေဆရာတွေကျတော်များလည်းဟောကြားသွားပြီလို့ဘုရင်သဘောပေါက်မိပါတယ်ဒီတိုင်းမှာဘုရင်တရားမဟုတ်ခင်ပေါ့တရားတွေတော့ယူပြီးတော့တိလသမာဓိပညာရှင်းပြဘေကိုဘယ်လိုသိရမလဲဆိုတာတစ်ဆင့်ပြီးတစ်ဆင့်ဟောပြပါဗျာလို့ဒါလေးရေးလာပြီးတဲ့ယောဂီတယောက်ရှိခဲ့ကူပါလေ။အဲ့လိုသိတဲ့သင်္ကေတကိုဟောပြမယ်ဆိုရင်နားထောင်ပေးရတဲ့အတွက်ကြောင့်ဒီမှာတရားသာမထုတ်မယ်ဆိုတဲ့ပုဂ္ဂိုလ်ရှိပါလေ။ဘယ်သူလဲတော့သူမပြောပါဘူး။အမှယောဂီကူလို့သူပြောတယ်။ဒါပေမဲ့ဘုရင်ဟောတာတက်ကိုဟောကြပြီးဟောတာကတော့ဘုရင်ပြည့်စုံတဲ့အတွက်အဲ့ဒီယောဂီကိုတရားသခန်းရွေးနေတယ်လို့လည်းကြားတယ်ဒီထဲမှာဘာမှပါတော့မသိသိမရွေးနဲ့ဒီကုသမင်းများလာခဲ့ပြီတော့လာခဲ့ပြီးတော့ဒီမှာသီလသမာဓိပညာသင်္ကေတတွေကိုသင်ကြံကျုပ်ကိုအထုတ်ပါလို့ဒီနေ့တိုင်တုံးပါနော်အဲ့လိုသင်ကြံကျုပ်ကိုအထုတ်ပြီးတော့ဘုရားတို့သိသင်သိထိုက်ပြီးအဋ္ဌဉာဏ်တွေကိုရပြီးတော့နောက်ဆုံးပေါ့စိတ်နှလုံးရဲ့ပုံစံမှန်လိုအပ်ချက်ကိုခေါ်တယ်ငြိမ့်ငြိမ့်အေးကြီးရတဲ့နိဗ္ဗာန်ဆိုတဲ့ဘုမာတကံကိုသင်္ချံစုကအထုနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ဖို့ရန်အတွက်လက်တွေ့သင်္ချံစုကအထုနိုင်ကြပါစေလို့ဒီတောင်းရင်းနဲ့ဒီနေ့တရားကိုဒီမှာပဲသင်ကြဆုဟိတဝကံဤတပိသိတုခန္တောကံပြီးပါသင်တကာဒေတုံမီပြလူသိခါရောတပိသိသာတုပိတလားသံတော်ပြားလျာပြစ်တိကာနှင့်ဒီအရွယ်သောဘုတို့ရှိကသူတော်ကောင်းတို့သည်ဂံဗီရစင်တကာနည်းနည်းတဲ့သဘောတွင်ကိုနည်းနည်းစွာချမ်းသင်သံကောင်းဝင်တော်မူကြသည်ဖြစ်၍ဂံမီရှိကသူဗန်ကုသိုလ်ကံတို့ဒီမှန်ထောက်မလျောက်ရသောညာလာသတိပေပြည်စီငယ်နှင့်ဤတွင်ရောယူကိုယ်တော်တို့ပိုင်တာဒီကာမဝတ္ထုသုသူတို့ကိုဟိတဝါကာရုပဉ္စညာဤကာမတရားတို့သည်ညာနေသစ္စာသေးသေးကဝန်ဆံရေကောင်မြောင်များတကယ်ကိုတောင့်လန့်မွေဒီပါဒကားဟုသောအားတော်ညာဆွဲတလူကြီးသုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေဘိတုကရဝါသသမာရဟုခေတ္တမြောင်မြောင်လူတို့ဘောင်ဝန်တော်ကိုလောကအောင်ကျုံးလျက်ညုံကံထွက်၍နှစ်သက်ရှင်လန်းခြင်းရန်ပြု၍တော်ထွက်တော်မူကြ၏ကုန်သည်တို့မီပြည်ညနေခမာတာကတရားဟုခန္ဓာကိန်းအောင်သင်္ကြန်တော်ကောင်းတို့သည်ဧသည်သဗ္ဗေစီတာဝုတ္ထုကံမဟုသမ္မာမဘယယာကျုံးလျေယုံကံထွက်ကြကုန်၏ဖြစ်၍သူဖေတလားသာမီသာမီကြကုန်ပင်ပုံတွင်တို့ချစ်ခင်လေးညာနိသက်အတော်ဒီလာကုန်၏ကိုငါရှိကြကုန်၏ဖြစ်၍ဒေထုပြားလျာပြစ်စီကားနှင့်ကြည်ရလွယ်လောင်းဟုတို့ရှိကကြောကောင်းတို့ကိုလူသိခါဘောတူလိုက်ကသင်္ထယံကိုသင်္ကမသွေအားထုတ်နိုင်ကြပါစေကုန်တည်း